بمن يدعو، أما بذات بهدى أدوه تيرا كاتا بالي دون إلا تيتو دوليكا تيرا كاتا تيا ديرنا دو ديرنا دو كارا أسين دوليكا مدير قوتين حجا جدا دو مبيت ديرنا دو كوكي بارا سو ديرنا دو كم حجا مي تيا أدو كو بنسين دو مبيت دما دامي تيتو مبيت ख्यासिं आशे उजा शिखो पूजो ग्रो जाया हों मुने देगो हिगो दिव्यारु नौन्या ना वैखे ना दिंगो विनिया बनोगं कमला कथि दंडा मारं दिवरे ही दुबो दिनी तो दे दिबो आकु हरे जाबी दगे दिने सा दिलो दिंगे सगों दुगमा नहना दम है दिंग नमामी युद्यारु नम हाब्रु नादो तमा भाजी हुदो चदिंसा निरोली थीरो मुधादो याना विधिना भीगो नभी न्योदा न्यानो म्याली हुदो च्यप्यांदो स्यवंदो लीशीरो मुधादो इगो लोगजा नक्वे नै तुवे मैप्योद सुरी दाप्वें थुंपो भोगे लारो मुवेदो यो मुनि देगो अजिन भयादी हुदो निमिंदी ตัวเดตัจจินจินอิญญะสินเจกะวิโดติโกอกุหะริกามรูปะอรูปะติหุโดบวะตงกะกุงตงยะจะไอไหนนิบัตตังปรมิกันติมันหลุษะตะภิอะติชิชงโพโพวิเนเวโดกัมมะลากะติตังจาหุเกขอโสตมุอะโด विनया बनोगा जुटाई ना तू नलु जमा विनया जान दवा अबोंगो नमारांति वरे ही मैं बाव भोंगे नी बांगो जिंदी से जाती दूधों कों दिया दी हूँ तो मैं तो चेतना यंदी रो दोगे दू बोले दी दिसाली या 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 को मैं बाव दी मिंजे ले ये कों तो फंजे रो मुगले दी ยามีตะกิจินิสัตตังโลกะตะตะคงเวอุมะตุโตติณะตมะติติญะกุณะกะจอกยะมะบุงใจยะไลจอจะทินจะโดมุเวทะโดดีโลกิกิสะคงยะมะนะลุตงโกตุโตอิตะลุงติงโตเมติตะเพพิโตมุเวทะโดทุกขะมะทะหะนังมหาปะทวีมีจินิตุสวะติขะไนกะโดอะยะโกติขะโดมุตัตถะโด นะเสดิลิเลขันธะตมะติขันธะปิญญะขันธะวิโมติขันธะวิโมติญาณะตัตตะขันธะติหุโตกุญเจสุอะทุโตโกสิปุญชาภีลิจัตโตมุจิโตดันมุญญะขันโธพะยาติหุโตนิมิงโกอะหันติยะโหติยานะหุขอโสตมุอะโตตะบิโรติ ยินสิริโยโจเนตยาธิมาโมยเจโกอุโดปายิยัสวะพยามีเสกุลามิตัตโตหะตะไลโตอัปปะโกสโนทีนากัมมะมะมะอาติหอติงกุพพะสัตตะโกหังกาติตะไลโตทีเอตะตุติ အဘဘောဇနောနေဘောသောအစအဟာရရှိတဲ့ပုဂ္ဂိုလ်သည်ဟုတ်တော်ဝါဖြစ်၍မိဒီကုဏမီယုံညာနဲ့အမျိုးအနှံ၌ဇာတော်ပရိသန္တိအဖြင့်ဖြစ်ပေါ်တည်နေကြရလေပြီမမံငါအာဟိနကမယုံညာနဲ့လုံငါရသည့်အာတိသင်္ချာဖြစ်ခဲ့လေပြီဥပ္ပဇတကောသံမိုက်သွန်းမစင်ပင်ကျုံဟုခေါ်သောအတ္တပုဂ္ဂိုလ်ဇတကအမျိုးအနွယ်သည့်ဟောသိမ်းဖြစ်ခဲ့ဘူးလေပြီ ဒီကတာလေးကတော့အရှင်သူနိဒမထေရဟန္တာဖြစ်ပြီးတဲ့နောက်ပဲသတင်းသုံးပါတော့ကမေကောအယယခလိကြီးမေးတဲ့အတွက်ရှင်နေမင်းကျောင်းဝါတလို့ကျောင်းဝါကြီးချင်းတဲ့အတွက်သုဒ္ဓံကိုမေကုန်နေကိုမေးလို့ဖြေတဲ့အနေနဲ့ပြန်ပြီးဟောကြားထားတဲ့ဒေသနာဂါထာလေးဖြစ်ပါတယ်နော်ဒီတော့ဒီရှင်သူနိဒမထေဆိုတာကဘယ်လိုပုဂ္ဂိုလ်လဲဟောရှိရှိဘုရားရှင်တို့ရဲ့သံဃာတော်တွေမှာ
တို့ကမေဘောင်ဖူဝင်နိဗ္ဗာန်ကိုမြင်ကြည့်တတ်တဲ့မေညာဖုံညာနိဗ္ဗာန်ကိုညာကြောင့်အထောက်အပံ့ဖြစ်တဲ့အ
အဓိကရခေါ်တဲ့ကောင်းမှုကုသိုလ်လူတွေကိုသိဖို့ရှာမိခဲ့တဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်နော်။ရှာမိခဲ့ပြီးတော့ဗာဖြစ်လာတယ်ဒီနေ့နော်။အယံပင်ပရိမာသောပုဂ္ဂိုလ်တို့ကဒါအဓိကရတထာတထာကိုဝေဘုံညာလေးဥပသိတဝတိဝမလုံးသေးတို့သံဃာန်တော်ဘုဒ္ဓတာတုံညာသာလေးကုလပြေနိဗ္ဗာန်တိတဝါဝရပါတော်ဘာလစနေဖြင့်တတိံကိလပတုတော်ဟုတ်တော်ဝါဥစ္စရံတော်ဧကံပိစေကဗုဒ္ဓံကမေပိဋကစရိတံသရံတံဒီကဝါဒီလိုအထက်ကရကဖော်ပြထား။ဘာပြောလဲ။ရှင်းရှင်းပြတင်လို့ရသာသနာတော်မှာအဓိကရကောင်းမှုကုသိုလ်ကြီးတွေကိုဒုက္ခပြုခဲ့ကြတယ်။အဓိကရကောင်းမှုကုသိုလ်ဆိုတာကတော့နိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြည့်စုံပျော်ထောင်ခဲ့တဲ့သန္တမျိုးစစ်သီလမျိုးစစ်သမထမျိုးစစ်တွေကိုတော့သရဏမျိုးစစ်ကောင်းလို့ခေါ်ပါတယ်။နိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြုစုပျော်ထောင်ထားတဲ့ဝိပဿနာမျိုးစီတွေကိုတော့ဝိဇ္ဇာမျိုးစီလို့ခေါ်တယ်။အဲဒီသရဏမျိုးစီဝိဇ္ဇာမျိုးစီနှစ်ခုရှိသည့်အနက်ကနိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြုစုပျော်ထောင်ခဲ့တဲ့ဒါနဖြစ်စဉ်၊သီလဖြစ်စဉ်၊သမထဖြစ်စဉ်တွေကလက်ချေနဲ့တူတယ်သောတရာဘုဂဝန်နိဗ္ဗာန်ရောက်ကြောင်းဘုရားသာတိတဲ့နိဗ္ဗာန်ရောက်ကြောင်းတရားကိုညွှန်ကြားပြတာသို့သောမှာတော်မူမဲ့ဘုရားအစရှိသောအရိယာသူတော်ကောင်းတို့နဲ့တွေ့အောင်ကျုံအောင်ဖန်တီးပေးမယ်ရောက်အောင်ဖို့ပေးဘုရားသာတိတဲ့အရိယာသူတော်ကောင်းတို့နဲ့တွေ့တဲ့အချိန်ခါမှာမေဘောဂဝင်နိဗ္ဗာန်ကိုမြင်စေတတ်တဲ့နိဗ္ဗာန်ရောက်ကြောင်းသစ္စာလေးပါးနဲ့စတဲ့တရားစကားတွေကိုနာကြားရတဲ့အခါနာကြားခွင့်ရတဲ့အချိန်ခါမှာသစ္စာလေးပါးတရားထွက်ပေါ်သိမြင်ရဲ့အတွက်ထမ်းဆောင်ပေးမဲ့တောင်းဝန်ကတော့ဝိဇ္ဇာမျိုးစီရဲ့တောင်းဝန်ဖြစ်တယ်။ဒေါဝိဇ္ဇာမျိုးစီဒီအနည်းဆုံးဓာလေးပါးစုပေါင်းသုံးသပ်ထိုးတဲ့ပါရမီမျိုးစီတော့ရှိရမယ်လို့နေရီရောဘုရားကသူ့ရဲ့ပါရမီဒီပရီမှာဆုံးဖြတ်ထားပါတယ်။ဒုတိယအကောင်းဆုံးမျိုးစီကတော့ရုပ်ရှင်ကိုသိနေကြပရမတ်တို့ဉာဏ်မြင့်ဆိုင်အောင်သိသိဘူးရ။ဒီတဲ့ဘုံကောင်းတဲ့တတိယအကောင်းဆုံးမျိုးစီကတော့နန္ဒရာတွေကိုလည်းနန္ဒလလို့ခေါ်တဲ့အတုံးအခရီကိုပြိုကွဲသွားအောင်ပရမတ်တို့ဉာဏ်အမြင်ဆိုင်အောင်ကဏပြိုအောင်သိသိကြရမယ်ဒီလေဘူကောင်းတဲ့နံပါတ်၄အကောင်းဆုံးမျိုးစစ်တစ်ခုကတော့ယုံနိုင်တော့ရဲ့အကြောင်းတရားတွေကိုသတိတင်ကြအတိတ်ကကပြိဆိုဘင်္ဂလာ၃ပါး၌သိသိဘူးတဲ့သိစရာပြိကဉာဏ်ရရှိရမယ်အဲ့ဒီလေဘူပြီးကောင်းတဲ့နံပါတ်ကအကောင်းဆုံးမျိုးစစ်ကတော့အကြောင်းတရားရှင်တကွအဒီယုတ်နန်းတို့ရဲ့ဖြည့်ဖြည့်ပြည့်နေတဲ့သဘောတရားကိုညာနဲ့မြောက်ကြည့်ပြီးအနိစ္စလို့တွင်နေရှိတယ်။ဖြည့်ဖြည့်ပြည့်ပြည့်ပြည့်အနိစ္စခံရတဲ့သဘောတရားကိုညာနဲ့မြောက်ကြည့်ပြီးဒုက္ခလို့တွင်နေရှိတယ်။မပြည့်စုံတဲ့အခြေအဲအခိုင်အမာဖြစ်တာအပြင်ပြီးနေတဲ့အတ္တမရှိတဲ့သဘောတရားကိုညာနဲ့မြောက်ကြည့်ပြီးအနတ္တလို့တွင်နေရှိတယ်။အဲဒီလိုရှိခဲ့ဘူးတဲ့ဝိပဿနာဉာဏ်ဒီမျိုးစေ့တွေထူထောင်ခဲ့ဘူးရင်တော့အဲဒီဝိဇ္ဇာမျိုးစေ့ဒီအကောင်းဆုံးမျိုးစေ့ဖြစ်နေ။အဲ့ဒီလိုကရဏမျိုးစီကောင်းဝိဇ္ဇာမျိုးစီကောင်းနေကိုအဓိကတော့ကောင်းမှုကုသိုလ်လို့ခေါ်ပါတယ်။တကယ်အဓိကကုသိုလ်ကြီးလို့ဆိုလို့ဆိုလိုပါတယ်နော်။ဒါကြောင့်ယံပင်ဤသုဏိတမထေရီလည်းပဲပုရိမဘုဒ္ဓေသူရှင်ရှင်ဘုရားရှင်တို့ရဲ့သာသနာတော်အတွင်းတို့၌ကတ္တဒီကရောပြုအပ်ခဲ့ပြီးတဲ့အဓိကတော့ကောင်းမှုကုသိုလ်ရှိသည့်ဘုဒ္ဓဝါစီ၍တထတတဘဝေထိုးထိုးဘုံဘဝနဲ့ဘုံညာဤကောင်းမှုကုသိုလ်တို့ကိုဥပါစီနေတဝါရှိဘုရားပြုပြီး၍ယောမနုတိသူနတ်ပြည်နတ်လောကလူပြည်လူလောကတို့၌သံဃာတော်ကျင့်ကြီးရည်ရှိသောအဲ့ဒီလိုသိဖို့ရှာမိပြီးတော့သံဃာဖြစ်ကျင့်ကြီးရဲ့ကျင့်ပြီးတော့ဘာဖြစ်တာလဲ။ဘာဖြစ်တယ်ဆိုတာလေးမပြောဘူးဦးဇင်းနည်းနည်းလေးဒီမှာပြောနေတဲ့အချက်တခုကစိတ်ဓာတ်ရဲ့စွမ်းအင်နော်။ဘဝတိုင်းမှာစိတ်ဆိုတာရှိဒီစိတ်ကိုတကောအာနိသင်ဆက်မြက်လောင်းအောင်ဖုံမှန်းပေးတတ်မယ်ဆိုရင်ဒီစိတ်ကြီးတကောရှိစိတ်ဒီနာနိယတိလောကစိတ်ကတတ္တဝါတွေကိုဆွဲခေါ်နေတယ်။ဘယ်ဘက်ကိုရောက်အောင်ဆွဲခေါ်ပြီလဲ။ကာယဒုက္ခရောက်အောင်ကာမဒုက္ခခုနကောင်းလို့ခေါ်ဆုအပ်တဲ့နှယောဒုက္ခတွေလူလောကခေါ်ဆုအပ်တဲ့လူကတိတွေရောက်အောင်ဆွဲခေါ်သွားတယ်။ယမဘုံရောက်အောင်ဆွဲခေါ်သွားတယ်။လူကြီးနတ်ကြီးဓမ္မကြီးကိုမလိုလားမတောင့်တပါဘူးနိဗ္ဗာန်ကိုလိုလားတောင့်တပါတယ်ဆိုရင်လည်းဒီစိတ်ကနိဗ္ဗာန်ရောက်အောင်ဆွဲခေါ်သွားမှာဖြစ်။ဒါပြင်လည်းအဲ့ဒီလိုသွားခေါ်နိုင်တဲ့စွမ်းအားရှိနေတဲ့ဒီစိတ်ကြီးဒီနေ့တရားနာနေတဲ့ပုဂ္ဂိုလ်တွေတန်တာမှလည်းမရှိဘူးလားရှိပါသို့တော့သာမန်စိတ်ကသွားခေါ်နိုင်တဲ့စွမ်းအားတော့မရှိဘူ ဒီစိတ်ကိုတရားဝိရိယသတိသမာဓိပညာလို့ခေါ်ဆိုအပ်တဲ့ခွန်အား၅ခုဘုံ၅ခုနဲ့ထင်းချုပ်ပြရတယ်။ဣန္ဒြေလို့ခေါ်ဆိုအပ်တဲ့ဒီပြာ၅ခုနဲ့ထင်းချုပ်ပြရဘုံ၅ခုနဲ့တွန်းအားပေးရယနေ့အဖြစ်ကတရားဝိရိယသတိသမာဓိပညာလို့ခေါ်ဆိုအပ်တဲ့ဒီပြာတွေခွန်အားကြီးလာအောင်သဘောကြီးလာအောင်ပြေလာပေးရရာဇရာကကံကံရဲ့အကျိုးကိုတကယ်သဝင်ယုံကြည်နေတဲ့ကမ္မတက္ကရာတမ္မာတိတိစေတ္တရှိနေတဲ့တရားတရားပဲယရဏသုံးတန်ကံကံရဲ့အကျိုးပေါ်တဲ့ချင်းကြမယ်ရှိယုံကြည်မှုသံအားတွေတိတ်ဆက်လာရင်အဲ့ဒီယုံကြည်မှုသံအားတိတ်မြင့်နေတဲ့ဒီလံတရားကစိတ်ကိုတကောအာနိသင်ဖြစ်အောင်သူကဝိုင်းကြည့်ပြုပြင်ပေးဝရိယဆိုတာကလည်းမဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားအကုသိုလ်တရားတွေကိုပယ်ထိုင်အောင်မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်ပေါ်လာအောင်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေကိုတိုးပေါ်အောင်ကြိုးစားရဲအဲ့ဒီလိုကြိုးစားတဲ့အပိုင်းမှာအယောကျင့်စေအရေးကျင့်စေအကြောကျင့်စေအသာအလိုတွေခန့်ချောက်ခြင်းခန့်ချောက်ပါသည်ယောက်ျားတို့ရဲ့ဇွဲလုံးတော့ဝရိယနဲ့ရနိုင်တဲ့အရာမှန်ရင်ငါနောက်ကိုဘယ်တော့မှမဆုံးဘူးလို့အင်္ဂါ၄ပါးဆံရံထားတဲ့သတိပရင်ကဝရိယဖြစ်ပါတယ်အဲ့ဒီဝရိယနဲ့ဒီစိတ်ကိုထုံမှန်ပေးလိုက်ရင်လည်းဒီစိတ်ဒီတကောအန္တိတင်ဖြစ်တတိကာယဝေဒနာစိတ်ဓမ္မတတိယတရားအာယုံလေးမျိုးရှိကာယဆိုတာကယုတ်တရားဝေဒနာကဝေဒနာတရားစိတ်ကစိတ်တရားဓမ္မကကြံနေတဲ့စိတ်တိတ်တရားစုဒီကာယဝေဒနာစိတ်ဓမ္မလို့ခေါ်ဆိုအပ်တဲ့ယုတ်ကဝေဒနာရဲ့စိတ်ရဲ့စိတ်တိတ်တရားစုရဲ့စိတ်စိတ်တိတ်ယုတ်တရားတွေအဲ့ဒီယုတ်တရားတွေအပေါ်နဲ့ဆိုင်ရတဲ့တတိရှိရမယ်ဒီယုတ်တရားတွေဒီနန္တရားတွေကိုဖြစ်ပြီးဖြစ်ပေါ်စဉ်တတ်တဲ့အကြောင်းတရားအကျိုးတရားတို့အပေါ်နဲ့ဆိုင်ရတဲ့တတိရှိရမယ်အကြောင်းတရားနေတဲ့ကဒီယုတ်တရားဒီနန္တရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တချက်အပေါ်နဲ့ဆိုင်ရတဲ့တတိရှိရအဲ့ဒီတတိနဲ့ထုံမှန်ပေးလိုက်ရင်လည်းဒီစိတ်တွေကိုအနိစ္စဖြစ်လာနန္တကုပညာတတိသမာဓိနောက်တစ်ခုကတော့သမာဓိအဲ့ဒီသမာဓိမှာဥပဒရာသမာဓိလို့ခေါ်ထုတ်အပ်တဲ့ဇာဏ်နဲ့ကပ်နေတဲ့သမာဓိမျိုးသို့မဟုတ်ဇာဏ်နဲ့ကပ်နေတဲ့သမာဓိနဲ့သမာဓိဒီဂရီစံခြင်းချင်းကျွင်းနေတဲ့ပရိသုမသရာအဖြစ်ဥပဒရာသမာဓိလို့အမည်ရနေတဲ့သမာဓိတစ်မျိုးနဲ့လည်းထုံမပြရဒီတဲ့ကိုမိမိကစွန့်နိုင်အပ္ပနာသမာဓိလို့ခေါ်ထုတ်အပ်တဲ့ဇန်သမာဓိတစ်မျိုးဖြစ်ဒီစိတ်ကိုထုံမပြလိုက်တဲ့ဆိုရင်လည်းဒီစိတ်ကြီးတကောအန္တိတင်ဖြစ်လာနောက်တစ်ခုပညာပညာဆိုတာကဘာလဲသမ္မာဒိဋ္ဌိနဲ့ပညာအတူတူပဲဒီသမ္မာဒိဋ္ဌိဆိုတဲ့သက္ကလုံကိုဘုရားရှင်ဒီမဟာသတိပ္ပဏ္ဍအတုဒ္ဓမ္မဒုက္ခဉာဏဒုက္ခသမုဒိဉာဏဒုက္ခနိရောဓဉာဏဒုက္ခနိရောဓဂามိဉာဏပရိပရာယဉာဏဆိုပြီး၄ချက်ဟောထားဒုက္ခသစ္စာတိတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိသမုဒိယသစ္စာတိတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိနိရောဓသစ္စာတိတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိမဂ္ဂသစ္စာတိတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိအဲ့ဒီသမ္မာဒိဋ္ဌိလို့ခေါ်ဆိုအပ်တဲ့ဉာဏ်အမြင်ကိုပဲပညာလို့ခေါ်ပါတယ်အဲ့ဒီပညာဓာတ်တွေကအစွမ်းထက်လာရင်လေဒီစိတ်ကြီးဒီကိုအာနိသင်ဖြစ်လာအဲ့ဒီလိုသရဝရိယတိသမာဓိပညာလို့ခေါ်ဆိုအပ်တဲ့သံအင်းငါးခုသံအာငါးခုဘုံငါးခုဖြင့်ဒီစိတ်ကိုထုံမှန်ပေးမယ်ဒီစိတ်ကိုဒီသံအာငါးခုဖြင့်ထိမ့်ချုပ်ဆန်းနိုင်တဲ့သံအာရှိမယ်ဆိုရင်ဒီစိတ်ဒီလူတန်းကတော့အလို့ရှိရင်ရောက်အောင်လူခန္ဓာပဲရောက်အောင်ဆွဲခေါ်သွားမယ်။နတ်ခန္ဓာကိုအလိုရှိတဲ့ရင်လည်းနတ်ခန္ဓာပဲရောက်အောင်ဆွဲခေါ်သွားမယ်။ယမခန္ဓာကိုအလိုရှိတဲ့ရင်လည်းယမခန္ဓာကိုရောက်အောင်ဆွဲခေါ်သွားမယ်။လူခန္ဓာနတ်ခန္ဓာယမခန္ဓာတွေကိုအလိုမရှိပါဘူး။နိဗ္ဗာန်ခန္ဓာကိုပဲအလိုရှိပါတယ်ဆိုရင်လည်းသို့နိဗ္ဗာန်ခန္ဓာကိုရောက်အောင်နိဗ္ဗာန်တို့ရောက်အောင်ဒီစိတ်ကဆွဲခေါ်သွားမှာဖြစ်တယ်။ဘယ်ပုဂ္ဂိုလ်ကလေးကိုဆွဲခေါ်မလဲလို့မေးတော့သဒ္ဒဝရိယတတိသမာဓိပညာလို့ခေါ်ဆိုအပ်တဲ့ဒီဘုံ၅ပါးဆံရံထားတဲ့စိတ်အစဉ်ရှိနေတဲ့ယုံနံတန်တန်အစဉ်လို့ခေါ်ဆိုအပ်တဲ့ဘဝဒီကိုထို့ထို့ဘုံဘဝသို့မဟုတ်ထို့ထို့နိဗ္ဗာန်ဘက်သို့ရောက်အောင်ဒီစိတ်ကဆွတ်ဖို့တော့မှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီစိတ်ဒီဒီနေ့တရားနာနေတဲ့ပရိသတ်တွေတန်တန်မလည်းမရှိဘူးလား။ရှိတယ်။ရှိနေတဲ့ဒီစိတ်ကိုတကောအာနိသင်ဖြစ်နေလားအောင်ဒီတရားဝရိယတတိသမာဓိပညာတို့ဖြင့်ထုံမှန်ပြည့်နေအောင်ဘယ်သုံးဖက်သံဖြစ်နေလားအဖြစ်လေ့ကျင့်ရမလဲလေ့ကျင့်ခန်းတွင်လည်းဒီနေ့သာသနာတော်မှာဒ စဉ်းစားကြည့်နေပါသေးတယ်နော်အဲ့ဒီလက်ကျင်ကန်းကိုဒီနေ့ကအရှင်သူညမတင်ကိုစံထားပြီးဟောဖို့ပြည့်ဝထားပါတယ်နော်ဒါပြင်နဲ့ဒီစိတ်ကိုခေါင်းကသဒ္ဒဝရိယတတိသမားရှင်ဉာဏ်လို့ခေါ်ဆိုအပ်တဲ့စွမ်းအားဖြင့်ဖြင့်သုံးမမပေးပဲလောဘဒေါသမောဟစတဲ့မကောင်းတဲ့ဓာတ်တွေဖြင့်ထုံမှန်းပေးလိုက်ပြီဆိုရင်ဒီစိတ်ကြီးဆိုလို့ဖြစ်သွားတယ်။ယုံညံ့တဲ့စိတ်ဖြစ်သွားတယ်။အဲ့ဒီယုံညံ့တဲ့စိတ်ကအတ္တမသဘော။ခொနကသရဝရိယသတိသမားတွေပညာတို့ထုံမှန်းထားအပ်တဲ့စိတ်ကဓမ္မသဘော။ဓမ္မနဲ့အတ္တကလည်းအကျိုးပေးတဲ့အချိန်ခါမှာအကျိုးချင်းတူညီပါမလား။မတူနိုင်ဘူးနော်။နာဟိဓမ္မောအတ္တမောသဥဘောဓမ္မဝိပါကိနောအတ္တမောနိရိယံတေတိဓမ္မောပါပိတိသုခတေ။ဘုရားဟောတာနော်ဓမ္မနဲ့အတ္တမနှစ်မျိုးဟာတူသောအကျိုးဘယ်လိုမှမပြည့်နိုင်ဘူးအတ္တမကငရဲ့ဘက်ကိုပြန်ပြီးဆွခေါ်နေတယ်ဓမ္မကသူ့ဝတိသောသောဘုံဘဝတိဘုံဘဝတိကိုရောက်အောင်ဆွခေါ်ပြင်နေတယ်ဆိုပြီးဒီလိုဟောတာနော်အဲ့ဒီလိုဟောတာတဲ့ဒေသနာတော်အညပဲဒီနေ့အရှင်သူဋ္ဌိတမထေရကလည်းခொနကဓမ္မလိုခေါ်ဆိုအပ်တဲ့နိဗ္ဗာန်ရောက်ကြောင်းဝိဇာမျိုးစီအကောင်သရဏမျိုးစီအကောင်တို့ခေါ်ဆိုအပ်တဲ့အဓိကရာကောင်းမှုကုသိုလ်တွေကိုတို့တို့ရှိရှိဘုရားရှင်တို့ရဲ့သာသနာတော်ထဲမှာသိဖို့လည်လံခဲ့တဲ့အတွက်ကိုသိဖို့ထားတဲ့သူ့ရဲ့စိတ်အခြင်းကိုသရဝရိယတတိသမားတိပညာလို့ခေါ်ဆိုအပ်တဲ့စွန့်အင်တွေဖြင့်ထုံမှန်းပေးလိုက်သည့်အတွက်ကြောင့်လူပြည့်နတ်ပြည့်ဆိုတဲ့ကောင်းရာဒုက္ခတွေမှာသူကရှင်းလင်းလာခဲ့ရတယ်တို့တို့ကောင်းရာဒုက္ခတွေဖြစ်တော့ဒီစိတ်ကသူ့ကိုဆွဲခေါ်သွားတယ်ဒါပြင်းနဲ့လို့စိတ်ဒီနာညတိလောကစိတ်ဒီနာပရိသတ်တဲ့စိတ်ကတစ်ခါမကောင်းတဲ့ဘက်ကိုလည်းပြန်ပြီးတော့ဆွဲခေါ်ပြန်တယ်ဘယ်လိုမကောင်းတဲ့ဘက်ဆွဲခေါ်လဲအဲ့ဒီစိတ်ကိုလောဘဒေါသမောဟစက်တဲ့ဓာတ်ရင်းဖြင့်ထုံမှန်းပေးလိုက်ရင်ဒီစိတ်ကဘယ်ဘက်ပြန်ဆွဲခေါ်လဲနိရိယနေတိအာတမောနိရိယနေတိအာတမခေါ်တဲ့ဒီတရားကငရဲဘက်ကိုလောက်အောင်တစ်ခါပြန်ပြီးတော့ဆွဲခေါ်သွားပြန်တယ်ပြီးတော့တရဘာဇဥ်ကဒီစိတ်ကိုမပြုတ်မြင်ဖေးလို့ရှင်းရင်လည်းနောက်ကျောင်းပြန်မတော့ဘူးကပြန်သွားတယ်အပေလေးဘုံကနောက်ကျောင်းပြန်တယ်ဆိုတာကတော့ရဝရီအပ္ပညာသုတိတိရောက်လာတယ်ဆိုတာကဖြစ်တာခန္ဓာအနေလာရနဲ့တူတယ်အပေလေးဘုံဆိုတာကတော့မိမိတို့အမြဲနေထိုင်ရအိုးအိမ်နဲ့တူတယ်စတာတော့အပ္ပယနာသတ္တိဟသရိသာဆိုပြီးအထကမြတ်မှာဒီလိုဖွင့်ထားပါတယ်နော်အပင်လေးပုံမြင်မိတို့ရဲ့အမြဲနေထိုင်ရအိမ်ကြီးနဲ့တူတဲ့အတွက်ထိုအိမ်ကြီးကိုဒီစိတ်ကပြန်ပြီးဆွတ်ကုန်သွားပြန်ပါသေးလို့လေဒီစိတ်မှာလောဘဒေါသမောဟစတဲ့မကောင်းတဲ့ဓာတ်တွေထုံမှန်းပေးလိုက်တဲ့အတွက်ဒီစိတ်ကမကောင်းတဲ့ဘုံဘဝရောက်အောင်ဆွတ်ခေါ်သွားခြင်းဖြစ်ဒါကြောင့်အရှင်သုဏိတမထေရလည်းကောင်းတဲ့ရာဝရိယတတိသမားတွေပြညာလို့ခေါ်ဆောင်အပ်တဲ့ဒီဓာတ်ကလေးတွေကိုမွေးမြူပြီးတော့မိမိရဲ့စိတ်ကိုထုံမှန်းပေးလိုက်တဲ့အခါဒီစွမ်းအားဖြင့်အာနိသင်ကြောင့်စိတ်ကတကောအာနိသင်ဖြစ်မြဲလာတဲ့အတွက်နတ်ပြည်လူပြည်တို့မှာဒီနိဂါယကနေတစ်ချိန်ဒီစိတ်ကသူကထုံမနဲ့ဓာတ်ကလောဘဒေါသမောဟစတဲ့ဓာတ်တွေနဲ့မကောင်းတဲ့ဓာတ်တွေနဲ့တွဲပြီးဘဝတစ်ခုမှာထုံမမိကြနဲ့နော်ဘယ်လိုထုံမမိလဲဘုရားသခင်ကြီးတုံညကာလီစိတ်တုံညကခဘအခါချင်းအခါကာလ၌ဘုရားမမွန်းနဲ့ကဘာတွေကတုံညကဘာလို့ခေါ်ပါတယ်အဲ့ဒီတုံညကဘာတစ်ခုမှာကုလားဘိဟိအမျိုးအိမ်နိုင်နိဗ္ဗာန်တဘာဖြစ်ရဝရပါတော်အရွယ်တို့ရောက်ခဲ့သည်ရှိသောဘာလဇနိဟိမတိမလိမာတဲ့ကလေးသူငယ်တို့နဲ့တတိအညုတဘုရားသီလပတုတော်ကစားမြို့တို့ခဲ့သည်ရှိသောသီလပတုတော်ကစားမြို့တို့ခဲ့သည်ဟုတ်တော်ပါဖြစ်၏ဝိသရံတော်နဲ့တခဲ့သည်ရှိသောဧကံပိဋကဗုဒ္ဓံပိဋကဗုဒ္ဓတထုသောသမီးရွာတွင်၌ပိန္ဒယသွန်းတော်ကသရဏံလက်လက်ပြစသွားလာတရင်တော်တိတော်မူပြီးကိုတိတော်ဝတ်သည်ပဲ။နည်းနည်းအချိန်ကအရွယ်ရောက်တဲ့ဆိုတော့လေသိပြီကြီးနေတဲ့ပုံတော့မပေါ်သေးဘူးနော်။အဲဒီတော့ကလေးသူငယ်မိုင်းမဲတဲ့မတိမလိမ္မာသေးတဲ့မိုင်းမဲတဲ့ကလေးသူငယ်အချင်းချင်းကစားမျိုးတို့ပြီးနေရာကနေပြီးတော့ရွာတွင်ကိုသွန်းကန်ကြွလာတဲ့အရှင်ဖြစ်စေကဗုဒ္ဓတဘာကိုတွေ့လိုက်တော့သူကမလုပ်နဲ့။ပါဇာကိုအတုံးမချတတ်တာပေါ့နော်။ဂိဉ္စုံဇံသဗ္ဗသောဂဏိတသရိသတာဝိယသကလံကံယံပရိသန္တိတဝဖိခာစရဏိနာ။သဗ္ဗသောဂဏိတသရိသတာသဗ္ဗသောအရှင်ခန္တိအဖြစ်ဝဏိတသရိရတအိအမနာဘဒီတိုဇိုဇိုစီယောစီရရှိသောခန္ဓာကိုဤခန္ဓာကိုဝဏိတသရိရတဝိယအိအမနာဘဒီဇိုဇိုယောဤဇိုဇိုယောစီလျက်ရှိသောခန္ဓာကိုယ်ရှိသောပုဂ္ဂိုလ်ဤကဲ့သို့ သကလံကာယံအလုံးစုံသောမိမိခန္ဓာအင်္ဂပရိစ္ဆာတိတဘာဖုံနာဖုံနှံ့၍ဘိက္ခာသရဏိနသံဃံလက်လဲ၍နေခြင်းဖြင့်တုံ့ချံတဲ့အပိဘေအကျိုးရှိနိုင်ပါအနိ။အဲအမနာတခုမှပြီးပြီးလို့တို့ထွက်နေတဲ့ခန္ဓာအင်ရှိနေတဲ့ပုဂ္ဂိုလ်တဦးလိုပဲ။စင့်တစ်ခုလုံးကိုသင်္ကဖုံးအုပ်ပြီးတော့ရွာတွေကိုသံဃံလက်လဲနေလို့စင့်အပ်တဲ့ဘာအကျိုးရှိပါလဲ။ရောပုံလေးကြည့်နော်။ဘဇက်ကိုအလုံးမချတတ်တာပဲ။နောက်တစ်ခုနန္ဒုနာမကတိဝါနိသတိဟိဒီကကဗေတ္တပါတတိဝါနိသတိဟိကုံတဲ့ခြင်းလေခြင်းစားတဲ့လုံငန်းရတို့ဖြင့်ဒီကအတ္တမွေးခြင်းကိုကဗေတ္တပါနန္ဒုပြုခြင်းပြုတတ်ခြင်းမဟုတ်ပါလားအဲဒီလိုဆုံးကနဲ့လည်းတဲ့ဆိုတဲ့လုံငန်းရကိုမပြုလို့ပဲကုံတဲ့ခြင်းလေခြင်းစားတဲ့လုံငန်းရဒီကိုပြုလို့ပြီးတော့အတ္တမွေးဝမ်းကြောင့်လုံငန်းတက်ကိုပြုလို့ခြင်းလည်းမဟုတ်လားဒါနိစေကံတုံနတ်တောသည်ဂရေဂရေဗုဒ္ဓဂရိတာတိနိမိဟရန္တပိသောဝုဒ္ဓသောတနိနဒီဝါဟိတိအဘောတိဒါနိသောကုံသောခြင်းလည်းလုံးခြင်းစားတဲ့လုံငန်းရတော်ကိုစေကံတုံပြုခြင်းကစေနတ်တောသည်အကြေမဆွနိုင်ခဲ့သည်ဖြင့်အဂရေဂရေအိနိုင်အိနိုင်နံဗုဒ္ဓဂရိတာတိနိယင်းကြီးခြင်းငယ်စသည်တို့ကိုမိဟရန္တောသံဆောင်လျက်ထုံဆောင်လျက်ပိသာနောက္ခလနဲ့ဝုဒ္ဓသောတနိနရင်ကြီးခြင်းငယ်ဆွရနေရာကိုသင်ချင်းအောင်စင်ကြဲတုတ်တင်ခြင်းဖြင့်ဒီဝါဟိအတ္တမွေးဘာတော့ဣတိဤသို့အဘောတိဆရေခဲ့လေသည်ဘာတတ်ဒီဆံယံပေးလိုက်တာသိအပ်ခြင်းလေးမှာလောဘဒေါသဓာတ်တိမောဟဓာတ်တိဆံယံပေးလိုက်နော်အရှင်ဘိက္ခေကဗုဒ္ဓဆံကံကြွနေတာကိုအကြိမ်ကြီးများကြီးလင်းတဲ့စိတ်စီရနာတရားတရားလေးမွေးဖြူပြီးတော့ရှင်ကိုပူဇော်ကြောက်ခဲ့မယ်ဆိုလို့ရှိရင်တော့ကုသိုလ်တရားတွေတိုးပေါက်ပြီးမသွားနိုင်ဘူးလားသွားတိုင်းညာပြိမဲ့လို့မိုင်းမဲတဲ့မတိမလီမတဲ့ကလေးသူငယ်လေးနဲ့ပေါင်းခေါ်ပြီးတော့ကြံမြူးလို့ရင်းနဲ့အရှင်ပြည့်စေကဗုဒ္ဓကိုပဲဒီလိုဒီလိုလိုရိုသိနေတဲ့ခန္ဓာအင်ရှိတဲ့ယောက်ျားတစ်ယောက်လိုပဲသင်္ကောကအကုန်လုံးဖုံးလာပြီးတော့ဆွမ်းကန်ကြွနေလို့သင်္ဘာအကျိုးရှိခံလဲဂုံတွယ်တဲ့လည်းလို့သိစားတဲ့လုံငန်းရဖြစ်ရင်သင်ဟာအတ္တမေဝန္တလုံငန်းရကိုပြုလို့သင်နေမဟုတ်လားအဲ့ဒီကုံတွယ်ကြီးလေလုံးကြီးစတဲ့လုံငန်းရတဲ့ကိုသင်မပြုတ်လို့နိုင်ပြဘူးဆိုရင်အိမ်တိုင်းအိမ်ထဲမှာရင်းချင်းချင်းတွေကိုသိသိချင်းဆိုတဲ့လုံငန်းအဲ့ဒီလုံငန်းရတဲ့ကိုပြုတ်လို့ပြီးတော့နောက်ပတ်ရင်းချင်းချင်းလဲဆိုတဲ့နေရာဒီမှာရင်းချင်းအောင်ရေးသေးချင်းစတဲ့လုံငန်းရတဲ့ဖြစ်သင်အတန်မိုးဝါကြောင့်ပြုတ်လို့တင်တယ်မဟုတ်ဘူးလားဆိုပြီးတော့တော့ပြီးဆေးရင်လိုက်နော်ဒီစကားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့အရှင်ဂောဂာလိကအကြောင်းကြည့်ပြီးမြတ်စွာဘုရားဂါထာလေးတစ်ခုဟောထားနော်ဂုရိတာတာဟိကာတတာကုထာရိဇာယတိမုခေညာယသင်္ကတိအတ္တနံဘာလောဒုက္ခတိတံကနေမွေးလာတဲ့ယောက်ျားရဲ့ပဇာထဲမှာဓမ္မကြီးတည်းလက်ပါလာတဲ့ယင်းဓမ္မကြီးဖြင့်လူမိုက်ကြီးမကောင်းပြောလျက်မိမိကိုယ်ကိုမိမိပိုင်းခြားတတ်တယ်ဆိုပြီးဟောတာနော်ဘုလည်းဒီတိုင်းပဲနော်အရှင်သုတ္တိတာမထေရဲ့အလောင်းထေရလေးကသူ့ရဲ့ပဇာထဲမှာပါလာတဲ့ဒီဓမ္မကြီးကိုအဆုံးမချတတ်တော့ဖြစ်သွားတယ်ဒီဓမ္မကြီးကမိမိကိုယ်ကိုမိမိပိုင်းခြားသွားဘယ်လိုပိုင်းခြားသွားလဲသောတေနာကမေနာနိရေပိသိတေသောပိသိတဝါတတေဝကမ္မတဝိဘာသာဝတေတေနာမနုဿလောကိတိဘူဟုနိသတိသတ္တနိပုပ္ပသန္တကကုလေနိဖဒိတဝါဓာတာဇိဝိကံကပေတိသောထအရှင်သောနိတမထေအလောင်းထေရာတိဒီနာကမေနာထိုရှင်ပိသိကဗုဒ္ဓအာဆေယိခဲ့တဲ့မကောင်းမှုအကုသိုလ်ကံကြောင့်မြေရေငရဏမြစ်သိကဝါပြက်ခဲ့ရ၍ဓာတိဝကမ္မတာတို့အကုသောကံဤပင်လျှင်ဝိဘာကဝတေတေနရင်းကြံနေသေးတဲ့အကျိုးဆက်အစအဖြစ်မနုဿလောကိမိလူလောကနှင့်လည်းပဲဘဟုနိဇာတိတတ္တာနိဘဝညာပေါင်းများစွာတို့ကာလပတ်လုံးဘုဘသန္တကကုလေပန်းမိုက်တော်အမျိုး၌ဝါပုဗ္ဗသန္တကကုလေပန်းမိုက်တော်မစဉ်ပင်ကြောင့်အမျိုးအနွယ်၌နိဗ္ဗာန်တဝါဖြစ်၍တတ်တာသောမစဉ်ပင်ကြောင့်ချင်းဆိုတဲ့လုံငန်းရဖြင့်ဒီကအတ္တမွေးခြင်းကိုကပိတိပြုလို့ရနေရလေ၏။ကံလေးကဖန်တီးပြလိုက်နော်။ယုံညာနဲ့ဘုံဘွားလေးကိုရောက်အောင်ဘလူကဆွဲခေါ်သွားတယ်လေ။ဒီစိတ်ကလေးကဆွဲခေါ်သွားတယ်နော်။ဒီစိတ်မှလောဘဒေါသမောဟစတဲ့ဓာတ်ကိုဆံရံပေးလိုက်တယ်ဘလူဆံရံနဲ့ဘုန်းကကြည့်ဖို့။အရှင်သစ္စေကဘုရားကိုသွားပြီးတော့မပြတ်မားနေတယ်ပြင်မာတယ်။ဒီပြင်မာတယ်ဆိုတဲ့စိတ်မှပြန်ပြီးဆက်စစ်ကြည့်လိုက်တော့ဒေါသတက်ကလေးမပါဘူးလား။ပါနေတယ်။အဲ့ဒီဒေါသတက်ကလေးပါနေတဲ့အတွက်ဒီလိုမပြတ်မှားပဲမနေနိုင်တဲ့စိတ်ထားလေးလည်းမရှိဘူးလား။ရှိတယ်။ ဒီတဲ့ခါကျတော့နည်းနည်းလေးဒီမှာပရိစ္ဆာသမုပ္ပါဒ်ကျွန်းကျင်းသက်ကလေးကိုနည်းနည်းကြိုးပြောလိုက်နော်ပြီးတော့မစဉ်ပင်ကျုံးတဲ့လုပ်ငန်းရပ်ဖြင့်အသက်မွေးပါလားလို့မေးတော့မစဉ်ပင်ကျုံးတဲ့လူဆိုတာပရမတ္ထသစ္စာနယ်ဘက်ကရှိသလားမရှိဘူးပရမတ္ထသစ္စာနယ်မှာရှိနေတဲ့ကယုတ်တရားအစုပုံရှိတယ်နန္တရားအစုပုံရှိတယ်ယုတ်နာအစုပုံရှိတယ်အကြောင်းတရားအစုပုံယုတ်တရားအစုပုံရှိတယ်ဒီတဲ့တစ်ဆင့်တက်လိုက်တော့အနိစ္စတရားအစုပုံဒုက္ခတရားအစုပုံအနတ္တတရားအစုပုံသာရှိယုတ်တရားနန္တရားလို့သိရင်မှန်တယ်အကြောင်းတရားယုတ်တရားလို့သိနေတယ်မှန်တယ်အနိစ္စတရားအစုပုံဒုက္ခတရားအစုပုံအနတ္တတရားအစုအပုံပဲလို့သိရင်လည်းမှန်နေတယ်အဲဒီတော့မတည်ပဲကြောင်းမြန်လှမ်းပြီးတော့ယောက်ျားမိန်းမပုဂ္ဂိုလ်သာလူနာပြမန်းသတိဖြင့်သိနေလဲဆိုရင်ထိုအသည့်ယောသည့်မှန်တယ်မစဉ်ပင်ကြောင်းနေတဲ့ပုဂ္ဂိုလ်အဖြစ်သိနေဆိုရင်ထိုအသည့်သည်မှန်တယ်အဲ့တော့မစဉ်ပင်ကြောင်းလို့အဲ့လိုအတိမှားနေတဲ့သဘောလေးကအဝိဇ္ဇာအဲ့ဒီမစဉ်ပင်ကြောင်းတဲ့ဘဝကိုညီညီကမတွေ့တာပဲနော်မစဉ်ပင်ကြောင်းတဲ့ဘဝကိုယောက်ျောင်းဖြစ်တဲ့မကောင်းတဲ့ဝိသုဒ္ဓရလုံငတ်ကြတော့မပြောပဲမနေနိုင်ဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒီဝိသုဒ္ဓရအပေါ်မှာတော့ဒီတန်တက်မဲ့နေတဲ့သဘောလေးကတဏှာသိတ္တပင်ကျွမ်းနေတဲ့သဘောကဥပါဒါအဲ့ဒီအဝိဇ္ဇာတဏှာဥပါဒံခြံရံပြီးတော့မစဉ်ပင်ကြောင့်တဲ့ဘဝဖြင့်အတ္တမွေးပါလားဆိုပြီးတော့သူတို့ဘက်ကိုသွားပြီးဆင်းရဲပြီအဲ့ဒီဆင်းရဲလိုက်တဲ့အခါကဆင်းရဲလိုက်တာကတော့ဒေါသဥဆောင်နေတဲ့အကုသိုလ်ကံအုပ်စုဖြစ်ပါတယ်နော်ဒီတော့အဲ့ဒီအကုသိုလ်သင်္ခါရကြီးတွေကထုတ်ပြသွားတဲ့အချိန်ခါမှာယုံနာအစဉ်မှမြုံနာချခဲ့တဲ့နောက်တစ်ချိန်အကျိုးကိုပေးနိုင်တဲ့ဆိုရင်ကမ္မတတ္တိလေးကတော့ကျန်အဲ့ဒီကမ္မတတ္တိကငရဲကိုရောက်အောင်ဖို့ပေးကျန်နေလေးရဲ့အကျိုးရှင်ဆိုတာကတော့သူဒီသင်္ခါမကလေးကဒီမိသိကဗုဒ္ဓကိုဆင်းရဲနေတာဟာမင်းရဲ့ပိုင်စက်ကံပိုင်းလိုက်တော့ကြာချင်းကြာမယ်နော်အဲဒီတော့တမင်းနေလောက်ပဲကြာတယ်ထားပါနော်အဲဒီတမင်းနေလောက်အတွင်းမှာမျက်စိတမင်းတရားတွေအတွင်းမှာစိတ်တို့မြည်ပြီးအကျင့်ကလေးတတိမကဖြစ်ပြီးပြည့်နေတဲ့ဇွန်အားရှိနေတော့တမင်းနေလောက်ဆင်းရဲနေတယ်ဆိုလို့ချင်းဒေါသပြတ်ထန်းနေတဲ့အမှုတို့ဇောတွေအကျင့်ပေါင်းများစွာဖြစ်နေတယ်အဲဒီဇောစိတ်တွေကအင်းအပြီးတော့ပြဝခဲ့တယ်ဆိုရင်သိဉ္ဇခန္ဓာတစ်ခုတစ်ခုမှစေရနာတွေအမြဲပါတယ်အဲ့ဒီစေရနာတစ်ခုတစ်ခုဒီဘဝတစ်ခုတစ်ခုကိုအကျိုးပေးနိုင်တဲ့သွားအားလုံးရှိနေတယ်နော်ငရဲမှာနှစ်ဘိမောများစွာသံပေါင်းများစွာဘဝပေါင်းများစွာခံရခံပြီးကျွတ်လာလွတ်လာတော့လေလူလောကရောက်လာပြန်တော့ဘဝပေါင်းများစွာမှာပုဗ္ဗဆက်တကလို့ခေါ်ဆိုအပ်တဲ့အမျိုးအနယ်ထဲမှာအနည်းငယ်ဆုံးအမျိုးအနယ်သတ်လိုက်တော့အမျိုးယနေ့အဖြစ်ကမစဉ်ပင်ကြောင့်လည်းအမျိုးအစုံမှလာပြီးလူဖြစ်ရပြန်လေ။အဲဒီလိုလူဖြစ်တာလည်းပေါ်ပေါင်းဘလောက်ကြာတော့လဲ။ညာပေါင်းများစွာဆိုပြီးဒီလိုဖြစ်။ပေါ်ပြထားတယ်။အဲဒီဘဝညာပေါင်းများစွာမစဉ်ပင်ကြောင့်ဘဝမှာအတန်မွေးပြန်။အဲဒီလိုအတန်မွေးပြီးတော့လာလိုက်တာ။ဤမဓမေဘုဒ္ဓကတိပုဗ္ဗသံဃကအခုလေအိဗာနိဗ္ဗာန်တော်ဥက္ကရသောဒနာကံပိဏသီကံကပိတိသာတိသာရဏမတ္တံပြီအလဘံတော်ဒီလိုထေကရကဆက်ဖွင့်ထားတယ်။ဘုရားနဲ့ဘောဓမမြတ်စွာဘုရားပွင့်ထားတဲ့သာသနာတော်တွင်ရောက်လာပြီ။အဲဒီဘောဓမမြတ်စွာဘုရားရဲ့သာသနာတော်တွင်ရောက်လာတဲ့အချိန်ခါကျတော့လေဘုဗ္ဗသတ္တကလို့ခေါ်ဆိုအပ်တဲ့သံမိုက်တော်မစဉ်ပင်ကြောင့်တဲ့အမျိုးအနွယ်မှာပဲလာပြီးတခါလူဖြစ်ရပြန်တယ်။အဲဒီလိုလူဖြစ်တဲ့အချိန်ခါမှာလေယင်းကြီးခြင်းငယ်ဆုံးတဲ့နေရာဒီကိုတန်ရှင်းအောင်ရှင်းကြတုတ်တဲ့လုပ်ငန်းရမစဉ်ပင်ကြောင့်တဲ့လုပ်ငန်းရစဉ်းစားလေးအသက်မွေးရအဲဒီလိုမစဉ်ပင်ကြောင့်တဲ့လုပ်ငန်းရသူများတွေရဲ့အငြိစစ်စွန့်ရနေရာဒီကိုတန်ရှင်းအောင်ပြုလုပ်ပေးတဲ့လုပ်ငန်းရဖြင့်အသက်မွေးရတော့လဲဝမ်းဝအောင်တောင်သမင်းစားရတဲ့ဘုရားမရောက်ဘူးဘာကြောင့်လဲဘုရားရှင်ပိဿကဗုဒ္ဓကိုပြမခဲ့ပြီးအချိန်ခါတုန်းကဒီပိဿကဗုဒ္ဓမှာနတ်နေပြတ်နေတယ်ဆိုတဲ့ဒုစရကျင့်စိတ်ထားလေးကနောက်ပါမှခံရလျက်ရှိနေနော်မစားရလို့ငတ်နေပြတ်နေလို့ဒီလိုလိုက်ပြီးတောင်းဆန်နေတဲ့လုပ်ငန်းတောင်းဆန်နေတဲ့ပုဂ္ဂိုလ်ပဲလို့ဒီလိုအထင်သေးနေတဲ့စိတ်ထားကတတ်ပြီးပါနေတယ်ဘုရားကငတ်နေပြတ်နေတယ်လို့အထင်သေးနေတဲ့စိတ်ထားကမိမိငတ်ရင်ပြတ်ရင်အတွက်ငတ်အောင်ငတ်နိုင်တဲ့ဘဝပြတ်နိုင်တဲ့ဘဝကိုရောက်အောင်အဲဒီစိတ်ထားလေးကပို့ဆောင်ပြီးပြည်နေတယ်ပြန်ကြည့်လိုက်တဲ့အချိန်ကကြတော့ဒီကကြီးတွေဒီစိတ်ကမဆန်းကြဘူးနော်ဆန်းကြနေတယ်ဒါပေမဲ့လည်းဒီနေ့မှဥစ္စေတို့မြတ်စွာဘုရားကလောကကိုကြည့်ကြည့်တော်မူလိုက်တယ်နာမမောသောတာအချိန်မဟာကရုဏာတော်သမဘဝင်စားပြီးလောကမှာကျွတ်င့်ကျွတ်ထိုက်တဲ့ရှင်ထွက်ရမယ့်တတ္တဝါတွေကိုစမ်းဖြောပြီးကြည့်တော်မူလိုက်တဲ့အချိန်ကမှဒီအရှင်သုဏိတမထေရအနောင်ထရာဖြစ်တဲ့ မစဉ်ပင်ယုံနေတဲ့ယောက်ျားတယောက်ခင်ဗျာဝါခံထင်လာတယ်။ထင်လာတဲ့အချိန်ခါကျတော့မြတ်စွာဘုရားကအရှင်ဒုနိဒမထေရအရိယဟောတုကလောအိမ်အတွင်းကိုနှမ်းမြှောက်ပြီးနန္ဒောနဲ့ရှူစားကြည့်လိုက်တဲ့အချိန်ခါမှာအရှင်ဒုနိဒအလောင်းလျာအမျိုးကောင်းသားရဲ့နှလုံးရင်ခရိယဝုဒ္ဓအတွင်းနဲ့အရတ္တဖို့ရနိုင်တဲ့ဥပါတိတဲ့အသတ္တိတွေအပြည့်ရခံပါနေတာကိုမြတ်စွာဘုရားမြင်တော်မူပြီ။မြင်တော်မူတော့ဒီသုတိတကိုတော့ချွတ်ရတော့နော်။အရှင်သုတိတမထေရအလောင်းလျာကိုချွတ်တော်မယ်အခါကျတော့မြတ်စွာဘုရားထိုနေ့ယဟန်သံဃာအပေါင်းဆံရလျက်ရာဇဂျောမျိုးတွင်ကိုသုံးကောင်ကြွတော်မူပါရဲ့။သုံးကောင်ကြွတဲ့အချိန်ခါမှာလဲအရှင်သုတိတမထေရအလောင်းလျာကအိမ်တိုင်းအိမ်တိုင်းမှမစင်းလေးကိုလိုက်ပြီးကျုံနေရတယ်ဆိုတော့အိမ်ကခုနောက်ဖွေးချင်းဆိုင်နေတဲ့နောက်ပိုင်းမိလာလမ်းမြက်ကနေပြီးတော့မစင်းလိုက်ကျုံနေရတာဖြစ်တယ်။မစင်းလေးကျုံပြီးတော့ကျုံပြီးတဲ့နေရာလေးကိုရင်းတဲ့ဆေးမစင်းလေးကျုံတော့သုံးကျုံပြီးတဲ့နေရာလေးကိုရင်းတဲ့ဆေးစက်ပြီးချင်းဒီလိုတန်ရှင်းရေးလုပ်တယ်။အဲဒီလိုလုပ်နေတဲ့လမ်းကိုမြတ်စွာဘုရားကကြောက်အောင်ကြွရတော့ဖြစ်တယ်နော်။ဒါကြောင့်ဦးဇင်းတို့တစ်ဖက်ကကြွရတယ်ဆိုတာမာမံကရုဏာဓာတ်နဲ့တော့ကြွနိုင်တယ်ကြွအားရှိပါမလားမရှိနိုင်ဘူးနော်ဦးဇင်းတို့ဘုရားဦးဇင်းတို့ကတော့တိတ်ကြည့်နေတယ်နော်ဒိတ်လက်ကြည့်လို့ပေါ့ကောင်းတယ်အဲဒီလံကိုကြွတော့ဒီချိန်ကမှအရှင်သူဠိတအလောင်းဆရာဖြစ်တဲ့အမျိုးကောင်းသားကလည်းဘာဖြစ်နေလဲဆိုင်းတော်ဘုရားနဲ့မကင်းသေးကိုထမ်းထမ်းပြီးတဲ့အချိန်ခါကျတော့နောက်ဖွေးနန္ဒာကနေပြီးတော့ရှောက်ပြီးအလားဘုရားမူကြီးတဲ့နန်းကားလေးကလည်းဒီလမ်းကြတဲ့ဝင်ပြီးတန်းလာတော့သူ့မှာရှောင်လို့မရဖြစ်ဘူး။ရှောင်မရတဲ့အချိန်ကကြတော့ဘာလုပ်ရမလဲ။ဆိုင်းကပိုးလေးကပြားလေးဖြတ်။နိုင်ရလေးတစ်ခုကိုတိုးဝင်ပြီးတော့ပုံကွယ်နဲ့ပုံသဏ္ဍာန်ပြုလုပ်တော့လဲတိုးဝင်ပုံကွယ်လို့ကမရဖြစ်။မရဖြစ်တဲ့အခါကျတော့ဒီဆိုင်းကပိုးလေးအတားချပြီးနိုင်ရန်ကိုကပ်ပြီးနေလိုက်။အဲဒီနိုင်ရန်ကပ်ပြီးနေလိုက်တဲ့အချိန်ခါမှာမြတ်စွာဘုရားကသူ့ရဲ့အနိမ့်ကိုမဟာကရုဏာတော်တမပေါ့။မဟာကရုဏာတော်ညလုံးစုံတိုင်တန်းတော့မူဒီအတွက်အနိနာကိုမြတ်စွာဘုရားကသင်္ကတ်တော်ပါတယ်။ဘုရားရှင်သင်္ကတ်တော်ရဲ့အချိန်ခါမှာသူကဘယ်လိုဖြစ်လာလဲ။မြတ်စွာဘုရားကိုကြောက်ရွံ့ရွေးပြီးစိတ်ကြောက်တဲ့အမှုရာတွေကအလုံးပေါ်နေတယ်။အမှန်တန်ကြောက်ရွံ့ရွေးပြီးစိတ်ကြောက်နေတဲ့အတွက်လက်ဥကလေးဖြီးပြီးစွန့်နှီးနဲ့မတ်တရနေရ။အဲ့ဒီခါမှာဘုရားအန္တနာကုသစ္စာမူလသင်္ဆောတိတာဥပကတမန္တရိကမန္တဇတိယကမ္မတသအိနတာယသမုခိဘောင်းပြီးလက်သတိဟန္တတဝိတာရိစ္ဆာဥပ္ပါဒိတာမိ။ဟောဒီပုဂ္ဂိုလ်ဟာမိမိရဲ့အတိတ်ကမဲ့ဖို့နိဗ္ဗာန်ရောက်အောင်ရှင်းရှင်းပြရရှင်တို့ရဲ့သာသနာတော်ပြည့်စုံစီးပူးခဲ့တဲ့ဝိဇ္ဇာမျိုးကြီးကောင်းသရဏမျိုးကြီးကောင်းတို့ခေါ်ဆိုအပ်တဲ့အဓိကရသောမုကုသိုလ်တွေကလုံးစောတိုက်တွန်းနေပြီဖြစ်ပါလေ။လုံးစောတိုက်တွန်းတဲ့အတွက်ကြောင့်ငါဘုရားရှင်ကလည်းသူထံတော့ချင်းကနာပြီဖြစ်ပါလေ။ငါဘုရားအပေါ်မှာကြောင်းရနေတဲ့ရှင်တို့နေတဲ့မိမိရဲ့အမျိုးသားကယုံညာတဲ့အတွက်မိမိရဲ့အတ္တမွေးဝမ်းကြောင်းလုံလောက်ရတာလည်းအလွန်ယုံညာနေသည့်အတွက်ကြောင့်မြတ်စွာဘုရားကိုယ်တော်တိုင်မျက်မှောက်မိမိရဲ့ရှင်းမောက်တို့ရောက်နေတာတောင်းမှငါ့ကိုရှင်းလို့နေသေးတယ်။ဒါကြောင့်သူကငါရဲရင်မှုတွေဖြစ်စေအောင်လို့ကြိုးစားမှတော်တော့မယ်ဆိုပြီးမြတ်စွာဘုရားစဉ်းစားအဲဒီလိုစဉ်းစားပြီးတဲ့အချိန်ကမှသူဏိတလို့မြတ်စွာဘုရားကဆန်းပြီးခေါ်တော်မူလိုက်ပါတယ်အဲ့ဒီလိုခေါ်တော်မူလိုက်တဲ့အချိန်ကမှအဘိဓိရေစင်းနေကောင်းကနေတွန်လောင်းချလိုက်တယ်လို့ဝမ်းသာတဲ့ပိပိဗန်းကြီးကသူ့တကုံလုံးပဲဖြန်းသွားမြတ်စွာဘုရားခြေတော်ဆုံးကိုဥဒိုက်တယ်ခြေတော်ဆုံးဥဒိုက်ပြီးတော့ရောင်စရာလည်းမရှိတော့ဒီနိုင်ငံလေးမှာပဲအသာမိပြတ်ပြီးတော့လက်ဥကလေးချီနေတယ်လက်ဥကလေးချီနေတော့မှမြတ်စွာဘုရားကသူဠိတလို့ခေါ်တယ်ခေါ်ပြီးတဲ့အချိန်ကကြတော့မှသူဠိတကဣမာယဒုက္ခဇီဝိကာယပပိစီတုံတသိတ္တိသူဠိတခြေတသူဠိတဣမာယဒုက္ခဒိဝိကာယဤသင်ရတဲ့အတ္တမွေးခြင်းဖြင့်ဒေဝအာကိဉ္စေအကျိုးရှိနိုင်ပါအနိဒုနိနိပပိစီတောရှင်ယံပြုခြင်းကတသိတ္တိစွန့်နိုင်ပါသလားစိတ္တဒုနိတာမစဉ်ပင်ကျုံခြင်းစတဲ့ဒီလိုလုံငန်းရက်တွေဖြင့်သင်ရတဲ့အတ္တမွေးခြင်းဖြင့်အတ္တမွေးနေရလို့ဖြင့်အတွက်ဘာကျိုးရှိမှလဲသင်ရှင်ဟမပြုခြင်းမူလားရှင်ဟံပြုခြင်းကမသွားနိုင်ဘူးလားလို့ဒီလိုမြတ်စွာဘုရားကမေးကြည့်နော်။ရှင်တရားနာနေတဲ့ပရိသတ်တွေလည်းဥစဉ်ကမေးကြည့်ပါဦးမယ်။ဒီကကြီးတွေဒီမကြီးတွေဒီလရှင်ဝင်နိုင်မလား၊ဘုန်းကြီးဝင်နိုင်မလား။ဘယ်နဲ့နေမလဲ။အဲ့ဒါပဲနိဗ္ဗာန်တော့လူချင်းနဲ့တော့ပြောတယ်။နိဗ္ဗာန်ရောက်ကြောင်းတရားတွေတကယ်ပြည့်ပြီဆိုတဲ့ခါကျတော့ဘာဖြစ်လဲ
သွားလေးဖြတ်ကြတာပဲခွင်းမေးလိုက်ဟုတ်တယ်မလားခွင်းတဲ့လူမကြီးနေတဲ့ကောင်ကြီးနဲ့သွားဖြတ်ကြတယ်အဆင့်လောက်မှာပဲရှိနေုံမယ်နဲ့တူတယ်နော်ကျင်းရပြုရင်ကသွားနိုင်ပါသလားလို့မေးလိုက်တဲ့အချင်းခံကြတော့ဖြစ်လာတယ်သူနီတော်တေနာသတ္တဝေသနေနာအမတိနာဝိညာအဘိသိတောဘုံလာရံပိတိသောမနာတံပတိသံဝေတင်တော်ဘဂဝါသစီမာတိသာတိဣဒဗဗိသန္တပန္တိပတ္တမဟန္တာဗဗိသိတ္တမိဗဗဇိတမံဘဂဝါတိအာဟာသိကောင်းတယ်သိကောင်းတယ်သူကနော်ဘာပြောလဲဒုနိတာဒုနိတာတိတေနာသတ္တဝေသနေနာသောမြတ်စွာဘုရားဤစကားတော်ရှိအမေတေနာဝိယအဘိဓိတော်အမြတ်ရင်းစင်းဖြင့်တွန်လောင်းလိုက်သည်တကယ်တော့ဘုံလာရံပြပြကြီးပြင်းပြလတ်တော်တော်ပိဋိသောမနာတန်ဖြစ်တဲ့ဝန်တော်ချင်းပိဋိသောမနာတတရားကိုပြိတံဝေတင်တော်ခန်းစားရသည်ဖြစ်ပေဘဂဝါဘုံနာချက်ဆောင်တကုတ်ကုန်ပြီးသောတော်မူပါပေသောမြတ်စွာဘုရားသစေအငယ်ရေးမာရိကာပိဋိတော်ကဲ့သို့သောပုဂ္ဂိုလ်မျိုးတို့သည်လည်းပဲဣဒ္ဓဤသာသနာတော်ဖြင့်၌ပပိသံရှင်အဖြစ်ကိုလပန်းသည့်အခွင့်ရကြကုန်သည်ဖြစ်အားသတ္တမအဖေအကြောင်းကြောင့်အဟံဗျာတိတော်ဒီနာဘဝိသိသမိသာသနာပေါင်းတို့ဝင်ရောက်ရင်ရှင်ဟံမပြုတ်နိုင်ပဲရှိပါအံ့နီဘဂဝါဘုန်းတော်ချောင်းစွန်တဘောကောင်းနေပြီးသောနာမူပါပြီတော့မြတ်စွာဘုရားမံဗျာတိတော်ကိုပပ္ပသိသရှင်ဟံပြုပေးတော်မူပါသိကောင်းတယ်သိကောင်းနော်အိန္ဒိယပြည်တိုင်းနေဖို့လိုသေးလားမလိုပါဘူးကြံတိုင်းနေမယ်ဆိုတဲ့စကားလည်းတခွမှမပြောတော့ဘူးနော်မြတ်စွာဘုရားတပည့်တော်လိုပုဂ္ဂိုလ်မျိုးဟာဒီလိုသာသနာတော်အတွက်နဲ့ဝင်ရောက်ပြီးသင်ဟံပြုပင်ရနိုင်တယ်ဆိုရင်တပည့်တော်ဟာဘာကြောင့်သာသနာပေါင်းဝင်ရောက်ပြီးသင်ဟံမပြုပဲနေနိုင်ရမှာလဲတပည့်တော်ကိုသင်ဟံပြုပြီးတော်မူပါဆိုပြီးတော့မြတ်စွာဘုရားကိုဆရာဆိုင်အဲ့ဒီဂျင်ကမမြတ်စွာဘုရားကလက်ရလက်တော်ကိုဆန်းတန်းပြီးတော့အိဒိခုစိတ္တယဟန်လာလဲတော့သရထဇမစရိယံသမ္မဒုက္ခတောအန္တကရိယာယနာရဝဇင်းဒုက္ခကောင်းသာကုန်ခန့်နိုင်၏အပြည့်ငါပြရရှိရင်သာသနာတော်မှာသီလသမာဓိပညာဒိဋ္ဌာတို့ရအပြည့်များကိုသိနေကြတင်းချေတာပြည့်စံတို့ကိုပေါင်းများအထုပ်ပြီးတော့လို့လက်ရလက်တော်စံတန်းပြီးခေါ်တော်မူလိုက်ရင်ပရိက္ခရာ7ပါးဝတ်ခြင်းဉာဏ်ပြီးတဲ့ဝါ60ရပြီးမထေကြီးတဲ့တို့ရှင်ဟန်ချက်ချင်းဖြစ်သွားနော်ပညာမှာတင်းပြီးကမ္မဝါဖတ်နေွယ်မလိုတော့ဘူးဒီလိုယဟန်မျိုးကိုတော့အိပ်သေးကိုယဟန်လို့ခေါ်ပါတယ်အဲ့ဒီအိဇဂုယဟန်ဘုရားကိုရရှိတဲ့အချိန်ကကြတော့မှမြတ်စွာဘုရားကဘာဖြစ်လဲဘဂဝါတောင်းရာရဏိတဝကမထာနာအာသိတိသောပထမအထသမပါတိယောပိသပိညာယောနိဖာတိတဝဝိပဒနာဟုတေတဝဆလာပိညောဟောတိဘဂဝါမြတ်စွာဘုရားသည်တန်တောသူဏိတအကိုဝိဟာရံကြောင်းသောနိတဝခေါ်ဆောင်ပြီး၍ကမထာနာကမထာကိုအာသိတိဟောကြားပြတာဆွဆုံးပါတော်မူခဲ့လေကြီးသောသောသူဏိတာတိပထမစေဥ္ဇာထသမပါတိယသမပါရှင်ပါတို့ကိုသမအထသမပါတိယောသသမပါရှင်ပါတို့ကို၎င်းဒေသအပိညာယောသအပိညာပါတို့ကို၎င်းနိဗ္ဗာန်တဝဖြစ်စေခြင်းမှဝိပါဒနာဝိပါဒနာကိုဝိသေသောဘတို့ဘအောင်ပြုလို့ရဆလာပိညာအပိညာ6ပါးဖြင့်ပြည့်စုံတဲ့ဆလာပိညာယဟန္တာပုဂ္ဂိုလ်သည်ဟောသည့်ဖြစ်တော်မူခဲ့လေသည်ဒီလိုသက္ကရာကရှင်းထားနော်ဒီတော့မြတ်စွာဘုရားကကြောင်းခေါ်တော့ပြီးတော့သူ့ကိုကမ္မထံတရားသင်ပေးတယ်။ကမ္မထံကိုသင်ပေးတော့ဘာကမ္မထံသင်ပေးတယ်ဆိုတာအတိအကျမပါတော့လဲသူကပထမသမဘတ်7ပါးကိုရအောင်ကြိုးစားတယ်နော်။အဲဒါသမဘတ်7ပါးကိုရအောင်ကြိုးစားပြီးတော့မှဒုတိယတန်းဖြင့်အဘိညာဉ်9ပါးကိုရအောင်တစ်ခါကြိုးစားပြန်တယ်။သမဘတ်7ပါးအဘိညာဉ်9ပါးလောကီအဘိညာဉ်9ပါးရရှိပြီးတဲ့အချိန်ခါကြတော့မှအာသမဘုရားဉာဏ်ရရှိရအတွက်ဝိပဿနာဘာဝနာကံပဋ္ဌာန်းစည်းကအထုတ်တယ်။အဲဒါဒီနေ့သမဘတ်ရှင်ပါရအောင်ကျင့်တဲ့ကျင့်ခြင်းနဲ့ဥစ္စေလို့သာသနာတော်မှာသင်ရှားရှိပါတယ်နော်။အဲဒီကျင့်ခြင်းလေးကိုလည်းဖောက်ထားရမှာဒီနေ့ဒီနေ့ကြပြပေးနေပါတယ်နော်။နောက်တော့အဘိညာဉ်၅ပါးကျင့်ခြင်းနဲ့ဒီနေ့သာသနာတော်မှာသင်ရှားရှိနေပါတယ်နော်။သမဘတ်ရှင်ပါကိုရနေတဲ့သူတော်ကောင်းမှန်ခဲ့လို့ရှိရင်ဒီသမဘတ်ရှင်ပါမှာတတိုင်းဆယ်ပါးကိုအခြေခံထားတဲ့အတွက်ကတိုင်းဇေဘကိုအခြေခံပြီးရရှိတဲ့ဒီသမဘာရှင်ပါတို့ကို24မျိုးသောအခင်ရတို့ဖြင့်ကြီးချင်နိုင်တဲ့သာအားရှိနေတဲ့သူတော်ကောင်းမှန်တဲ့ရင်တော့ဒီအပင်ကြီးဟာလည်းမရဘူးလို့တော့မပြောနိုင်ပါဘူးနော်။ညာကောင်းရနိုင်ပါသေးတယ်။ဖြစ်မကုန်သေးပါဘူး။ဘုရားတို့သာသနာတော်ဟာဒီနေ့ဖြစ်ကတော့ပြိဋ္ဌာန်ပတ္တယဟနာဖြစ်အထက်ကရများရတတ်မှတ်ဖြစ်အရာပြောရင်တော့နော်။ဝိဇ္ဇာ3ပါးရနိုင်တဲ့ယဟနာဖြစ်လည်းရှိပါသေးတယ်။ယဟနာပုဂ္ဂိုလ်တို့မှာဒါနည်းဖြင့်အနာဂံပုဂ္ဂိုလ်တို့မှာနော်အနာဂံနဲ့ယဟနာပုဂ္ဂိုလ်တို့မှာဇန်တရားတွေရဲ့အန္တရာယ်လို့ခေါ်ဆိုအပ်တဲ့နိဗ္ဗာန်၅ပါးကိုအနာဂါမိမဲ့နဲ့အရဟတမေတို့ကအကျွမ်းမဲ့ပြတ်တ်ချပြီးဖြစ် အကျိုးမဲ့ပဲတတ်တာဖြစ်တဲ့အတွက်ဇန်လေးအနောက်ချက်ဖြစ်တဲ့နိဝရဏတွေရင်းကြည့်တဲ့အနာဂါယန္တာပုဂ္ဂိုလ်အဖို့ဒီဇန်လေးကိုအထုတ်ရင်ရွယ်ကူတယ်ဇန်လေးအထုတ်လို့ရွယ်ကူခဲ့ရင်အဖေကြီးလေးလည်းရတယ်ရနိုင်တဲ့အကြောင်းကိုလည်းမြတ်စွာဘုရားကအာရင်ခေးရလောက်တာမှအတိအကျဟောထားပါတယ်နော်ဒါကြောင့်မိမိတို့ကအနာဂါဖြစ်နေမယ်သို့မဟုတ်ယန္တာဖြစ်နေမယ်ဆိုလို့ရှိရင်လည်းဒီအဖေကြီးလေးကိုတစ်ဖန်ပြန်လေ့ကျင့်ရင်လည်းလေ့ကျင့်လို့ရနိုင်တယ်ဆိုတာဒီနေ့သာသနာတော်မှာရှိနေပါသေးတယ်အဲ့တော့ယင်းညမှာအရှင်သူဏိဒမထေရကိုမြတ်စွာဘုရားကသမာဓိ7ပါးရအောင်အဘိညာဉ်5ပါးရအောင်အာသုခယဉာဏ်ရအောင်ဒီနေ့အဖြစ်အဘိညာဉ်6ပါးရပြီးတိုင်အောင်ကမ္မထံတရားတွေဟောကြားပြတာဆုဆုံးမှပြီးတယ်လို့ဒီလိုလာရှိနော်။လာရှိတော့ဒီနေ့ညကတော့ဥစဉ်ကအဲ့ဒီသမာဓိ7ပါးအကြောင်းနဲ့မဟောနိုင်ဘူး။အဘိညာဉ်5ပါးရဖို့တော့မဟုတ်အဘိညာဉ်6ပါးရဖို့အတိုင်းတွေလည်းပြည့်ပြီဆုဆုံးမဟောနိုင်ဘူး။ဒါပေမဲ့ဒီနေ့ညအရဟတဖို့ဟောဖို့ရည်ရထားတဲ့အချက်ကလေးကတော့အာနာပါနကမ္မထံမှာဖြစ်ပါတယ်နော်။အာနာပါနကမ္မထံကိုဘယ်ပုံပဲကဗလိနအဖြစ်အရဟတဖို့ဟောမှရမယ်ဆိုတဲ့အပိုင်းလေးကိုဒီကအတော်ထုတ်ပြီးယောဂီသူတော်ကောင်းများအတွက်ဟောဖို့ဥပ္ပိဥတီထားနော်။အာနာပါနကမ္မထံမှာမြတ်စွာဘုရားအာနာပါနတတိသုတ်တန်းစတဲ့ထိုးထိုးသုတ်တန်းဒီမှာလည်းဟောကြားထားပါတယ်။အနာဘနာတန်ရုပ်စားတဲ့တန်ရုပ်ပါဠိဒါရီမှာလည်းဟောကြားထားတာကိုမှတ်တမ်းတင်ထားတာရှိဒီနေ့ဟောမယ့်အပိုင်းကတော့မဟာပရိပရဏသုတ်တံမာလာရှိတဲ့အနာဘနာအကျင့်တင်ဖြစ်ပါတယ်နော်အဲ့ဒီအကျင့်တင်လေးကဘာထုလဲလို့မေးရင်တော့အတိတ်ကယူဆတဲ့ရင်တော့အလုံးအတူတူကြီးပဲအရတ္တဘုဖို့မြတ်စွာဘုရားဟောနေတယ်လို့ပဲမှတ်ပါဒီတော့အရတ္တဘုဖို့ဒီအနာဘနာအကျင့်တင်တစ်ခုကိုကျင့်ကြံကြုပ်ကိုပွားများအထောက်ကျင့်တယ်ဆိုလို့ရှိရင်ယောဂီသူတော်ကောင်းကဒီအနာဘနာကမ္မထံကိုတော့အထောက်ရတော့အာနာပါနကမ္မထံမှာကယုံတင်ပြီးနားလည်ထားရမယ်အချက်ကလေးတွေတော့ရှိတယ်။အဲဒီယုံတင်ပြီးနားလည်ထားရမယ်အချက်ကဒီအာနာပါနကမ္မထံဒီပရမလဗိညာဏလို့မေးရင်တော့ဘုရားတော့ကမ္မထံ50ခုပြည့်ပြပရမခွဲရန်ချလိုက်တဲ့အခါမှာအာနာပါနကမ္မထံဒီပြည့်ပြဖြစ်နော်။ပြည့်ပြကိုအာယုံယူပြီးတော့သရုပ်ထံကသမာဓိဆိုင်အောင်ပွားများအပ်ထုတ်တဲ့ကမ္မထံတစ်ခုဖြစ်တယ်လို့ဒါကတော့ယုံတင်ပြီးမှတ်သားထား။မှတ်သားတော့ဘာထူးတယ်လို့မင်းရင်တော့ပြည့်ညတ်တဲ့ ਪਰ မတ်ကွဲမှလည်းလုပ်ငန်းခွင်ဆိုတာကဝိပဿနာကိုကုလို့ရပါပြည့်ညတ်တဲ့ ਪਰ မတ်တော့မကွဲဘူးမခွဲတတ်ဘူးဆိုလို့ရှိရင်လည်းဝိပဿနာလုပ်ငန်းခွင်ကုလို့ဘယ်လိုမှမရနိုင်ဘူးဒီတော့အာနာပါနကမ္မထံဒီဝိနည်းထွက်နေဆိုတဲ့ပြည့်ညတ်နမိတ်ကိုအာယုံယူပြီးတော့ကျေဥ်စွာဘောင်းများအထောက်အဲ့ဒီလိုဘောင်းများအထောက်တဲ့အပိုင်းမှာဒီတဲ့ကန်းကိုမြတ်စွာဘုရားကမဟာတိပရဏသုတ်တံဘယ်လိုစတင်ပြီးဟောထားလဲဣဒဘေခဝေဘေကုအရိညသတောဝရုခမူလသတောဝသုညာကာရသတောဝမိတိတိပါလင်္ဂအဘုဇိတဝဥဇုံကယပလိဒါယပရိမုခံတတိဥပသပိတဝသောတတဝအတတတိသတောဝဖတ်ထားတိဒီကဝအတတံတောဒီကအတတမိတိဘာသနာတိရသဝအတတံတောရတံအတတမိတိဘာသနာတိဒီကံဝါပတ္တံတောဒီကံပတ္တမိတိပဿနာတိရတံဝါပတ္တံတောရတံပတ္တမိတိပဿနာတိသဗ္ဗကာယပရိသဝေတိအတ္တသိတမိတိသိစ္ဆတိသဗ္ဗကာယပရိသဝေတိပတ္တသိတမိတိသိစ္ဆတိပတ္တမယံကာယသင်္ခါရံအတ္တသိတမိတိသိစ္ဆတိပတ္တံယံကာယသင်္ခါရံပတ္တသိတမိတိသိစ္ဆတိဒါကသမထပိုင်းရှင်းရှင်းလေးဆရာဟောထားနော်အဲဒီတော့ဒီသမထပိုင်းရှင်းရှင်းကိုဟောတော့ဘာပြောလဲသေခွေစေတယံတို့ဤကဤကနာတော်၌ဒုက္ခရောက်ပြီယဟန်ဒီအရိညာကတော်ဝတ္တဒုက္ခရောက်သည်ဖြစ်၍၎င်းဒုက္ခမူလကတော်ဝတ္တပြင်ရင်တို့ကရောက်သည်ဖြစ်၍၎င်းငုံညာကရကတော်ဝတ္တရှင်ညာအယတ်တို့ချင်းကသည်ဖြစ်၍၎င်းသမထအခွင့်သမထခွင့်အထုတ်တဲ့ပုဂ္ဂိုလ်တွေနဲ့ပြည့်နေရတဲ့နေရာလေးမျက်စောပြတ်ကရွေးချယ်သတ်မှတ်ပေးတယ်ရနိုင်ရင်တော့ပေါ့အဲ့ဒီတော့ရောက်တဲ့အခါလဲသစ်ပင်ရင်တခုအဲ့ဒီမှာလဲဒုညာကာရစိတ်ဉာဏ်နဲ့တဏှာဆိုပြီးဒီလိုတတ်မှတ်ပြီးနော်အဲ့ဒီလိုတတ်မှတ်ချက်ကဘာကြောင့်လဲဆိုရင်တော့ဉာဏ်တရားဒီမှာအတိအကျအနောက်အကျပြီးတာကအတန်ပဲသတ္တကန္တကလို့ခေါ်ပါတယ်အတန်ဒီသူ့ညောင်းနဲ့ကျိုးတယ်ဉာဏ်တမာတိကိုပြပြစေနိုင်တဲ့သွားအားရှိတာကဒီအတန်ဖြစ်တယ်နော်ဒါကြောင့်ဒီအတန်သိစိတ်တဲ့နေရာလေးကိုရွေးချယ်ပြီးတော့သမာဓိထူထောင်တဲ့လုပ်ငန်းရကိုမြတ်စွာဘုရားကဟောနေနော်ဟောနေတဲ့အချိန်ကကြတော့အဲ့ဒီသမာဓိထူထောင်တဲ့အပိုင်းမှာမြတ်စွာဘုရားကဒီလို တော့ဖြစ်စေတော့ဖို့တပည့်တခုကိုဖြစ်စေတော့ဖို့စိတ်နေတဲ့တဏှာကိုဖြစ်စေသင်္ကပ်ပြီးလို့ရှိရင်ဘာလို့ရမလဲဒီဒီတတိပါဠိကအာဟုစိတ်တော်ကပါဠိကထွက်ဖွဲ့ခြင်းကိုအာဟုစိတ်တော်ပါဠိကအာဟုစိတ်တော်ထွက်ဖွဲ့ခြင်းလည်းဒီမိတ္တိထိုင်နေဤထွက်ဖွဲ့ပြီးတော့ထိုင်တမလင်းဝေထိုင်မှလို့ပြောဆံပြီးတော့ဘာလို့ရမလဲပရိမောခံတတိဥပသဖြစ်တော်မိမိပေါ်များအထုံမဲ့အာနာပါနကမ္မထံတို့တတိလေးရှိရှိသိနေပါစေနော်တတိလေးရှိရှိသိနေပြီးတော့ဘာလို့ရမလဲဥဇုံကာယပဏိဒါယအထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုတော့ခတ်ဖြောင်းအောင်ခတ်မှတ်မှထားပါခါကိုခွေထားမယ်ဆိုလို့ရှိရင်အယောအစစ်တွေကဘုံသာမကြတဲ့အတွက်အစစ်တွေနာလတတ်တယ်အစစ်တွေနာလို့ခြင်းရတဲ့ဝေဒနာတွေခဏခဏပေါ်လာပြီးရင်ပမာတိပြတ်တယ်ပမာတိပြတ်တဲ့အတွက်ကြောင့်ခါကိုခွေမထိုင်မဲ့ခက်ဆန်ဆန်လေးအစက်ပိုင်းကိုယ်ကိုထိုင်မှာဒါမှအယောအစစ်တွေဒီအောက်ကအဖက်ထက်ကအပေါ်ကအယောအစစ်ခါစစ်တွေပေါ်အထူးသဖြင့်အဲ့ဒီအစစ်တွေဒီတွင်ကြပြီးတဲ့နေတဲ့အတွက်နာကျင်မှုဝေဒနာတွေခဏခဏမဖြစ်ဘူးမဖြစ်ခဲ့လို့ရှင်စိတ်ပြီးပြင်းမှုတမာတိရနိုင်တယ်မဖြစ်လို့လေဒီကတမာတိထူထောင်နေတဲ့အပိုင်းဖြစ်တမာတိထူထောင်နေတဲ့အပိုင်းမှာတမာတိကိုအနောက်ကျင်းပြီးနဲ့လုပ်ငန်းခွင်တွေကိုအတတ်နိုင်ဆုံးတားဆီးပေးရအရင်ကအထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုခပ်ပြောင်မြောင်လေးထားပြီးထိုင်လိုက်တဲ့အချိန်ခါကြတော့ဖြစ်မယ်သောတတော်ဝအတ္တတတိတတော်ဝပါဒတတိသောတော်ယောဂီပုဂ္ဂိုလ်တိတတော်ဝတတိရှိပြီဖြစ်ရခါလေအတ္တတတိဝိလေသောဖြစ်စေ၏သောတောယံပုဂ္ဂိုလ်တိသတ္တဝါတတိရှိနေဖြစ်ရကလည်းပတ္တတိဖြစ်လေကိုဖြစ်စေ၏ဝေလိဖြစ်လေလေးမှာတတိမြဲအောင်ကျင့်ဖို့မြတ်စွာဘုရားဥစွာကြည်တယ်ပြီးတယ်အဲ့ဒီဝေလိဖြစ်လေလေးမှာတတိမြဲရမယ်ဆိုတာကဘယ်လိုမြဲတာလဲလို့မေးရင်တော့နောက်ပိုင်းမှာမြတ်စွာဘုရားအာနာပါနတတိအာနာပါနတတိသုတ်တံကြတော့အာနာပါနကိုသုတ်က၄ခုဒီဆက်ကြောင့်မျိုးတော့အချင်းရာတို့ဖြင့်ဝေဘာမိဟောကြားထားပါတယ်ဝင်လေမှာလည်းတစ်ဆက်ဆောင်ရသောအချင်းအားအဖြင့်တတိမြေရမယ်။ထွက်လေမှာလည်းတစ်ဆက်ဆောင်ရသောအချင်းအားအဖြင့်တတိမြေရမယ်ဆိုပြီးတော့ဒီလိုသတ်မှတ်ချက်ရှိ။ကိုယ်တော်ဒီအာနာပါနပဗ္ဗမိုင်းမဟာပိပ္ပနာသုတ်တော်မှာတော့မြတ်စွာဘုရားက၄ခုပဲဟောထားပါရှင်နော်။၄ခုပဲဟောရင်လည်းအဲ့ဒီ၄ခုအပေါ်မှာတတိပထမမြေရမယ်။နောက်ပိုင်းစတုတ်က၃ခုကတော့ဝိပဿနာဘိုင်းထဲမှာအကျုံးဝင်သွားတော့ဝိပဿနာဘိုင်းကျရင်လည်းတတိမြေရမယ်ဆိုရင်အလုံးစတုတ်က၄ခုတော့အကျုံးဝင်သွားပါရှင်နော်။အဲ့ဒါကြောင့်ဝင်လေထွက်လေအပေါ်၌တတိမြေရမယ်ဆိုတာကကံတ္တတရတော့မဟုတ်ဘူးခုပြောမယ်ဒီဘာဝအတ္တတန်တော်ဒီကအတ္တသမိတိပသနာတိဒီဘာဝပတ္တတန်တော်ဒီကပတ္တသမိတိပသနာတိဒီဘာဝရှိသောဘုံဤအတ္တတန်တော်ဝင်လေကိုဖြစ်စေခဲ့သည်ရှိသောဒီကံရှိသောအတ္တသမိတိဝင်လေကိုဖြစ်စေ၏ဟူ၍ပသနာတိကိုပဲပြပြသည်ဤဒီကဝါရှိကဘုံဤပတ္တတန်တော်ထွက်လေကိုဖြစ်စေသည်ရှိသောဒီကံရှိသောပတ္တတန်တော်ထွက်လေကိုဖြစ်စေ၏ဟူ၍ပသနာတိကဘောပြပြသည်ဤအဲ့ဒီအပေါ်မှာလည်းတတိမြတ်ဘဂဝါအတ္တတန်တော်ရတံအတ္တသမိတိပသနာတိဘဂဝါပတ္တတန်တော်ရတံပတ္တသမိတိပသနာတိဘဂဝါဒုဇောဘုံဤအတ္တတန်တော်ဝင်လေကိုဖြစ်စေသည်ရှိသောရတန်တို့သောအတ္တတော်ဝင်လေကိုဖြစ်စေ၏ဟူ၍ပဇာနာတိကိုပဲပြပြသည်ဤရတန်ဝတ္တောမူနိပတ္တတန်တော်ထက်လေကိုဖြစ်စေခဲ့သည်ရှိသောရတပတ္တတမိတိတို့သောထက်လေကိုဖြစ်စေ၏ဟူ၍ပဇာနာတိကိုပဲပြပြသည်ဤအဲဒါရှင်ရင်လည်းတတိမြေဝင်လေရှင်ရင်ရှိတယ်ထက်လေရှင်ရင်ရှိတယ်အဲဒီအရှိဘောမှလည်းတတိမြေရမယ်တို့ရင်တို့လည်းအဲဒီအတုအဘောမှလည်းတတိမြေရမယ်ဝိနည်းထွက်လေနှမျိုးလုံးနော်နောက်သဗ္ဗကာယပရိသဝေတိအတ္တတိသမိတိဒိဋ္ဌိတိသဗ္ဗကာယပရိသဝေတိပတ္တစိတ်သမိတိဒိဋ္ဌိတိသဗ္ဗကာယပရိသဝေတိအလုံးစုံသောဝိနည်းထွက်လေအစလည်းအဆုံးအလုံးစုံကိုသင်္ခင်ချာချတိတိဖြစ်၍အတ္တတိသမိဝိနည်းကိုဖြစ်စေအံဣတိဤသောဒိဋ္ဌိတိဖြစ်၏သဗ္ဗကာယပရိသဝေတိဝိနည်းထက်လေအစအလယ်အဆုံးအလုံးစုံကိုထင်ထင်ရှားရှားတည်တည်ဖြစ်ပြီးပတ္တသိက္ခာမိထက်လေကိုဖြစ်စေရဣတိဤသောသိက္ခာတိဖြစ်၏ဝိနည်းထက်လေအစအဆုံးအကောင်လုံးမှာသတိမြဲရမယ်လို့ဆိုလိုတယ်နော်နောက်တစ်ခုပတ္တဗယံအတ္တသိက္ခာပတ္တဗယံကာယသင်္ခါရံအတ္တသိက္ခာမိတိသိက္ခာတိပတ္တဗယံကာယသင်္ခါရံပတ္တသိက္ခာမိတိသိက္ခာတိ ကာယသင်္ခါရယောဤကျမ်းတန်လေကာယသင်္ခါရဟုခေါ်သောအတ္တဝိနည်းဖြစ်လေကိုပတ်တံဗျာခြင်းကြီးဖြစ်ရအတ္တပိဋကမိဝင်လေးကိုဖြစ်ခြင်းဤသည်ဤသောသိက္ခာတိဖြစ်၏ကာယသင်္ခါရယောဤကျမ်းတန်တဲ့ဝိလေဖြစ်လေဟုခေါ်သောအတ္တကာယသင်္ခါရကိုပတ်တံဗျာခြင်းဖြစ်ခြင်းရဲ့ပတ္တပိဋကမိဖြစ်လေကိုဖြစ်ခြင်းဤသည်ဤသောသိက္ခာတိဖြစ်၏ဝိလေဖြစ်နေတဲ့ကိုတဖြည်းဖြည်းပြင်းပြီးလွညပ်ပြီးနောက်ဆုံးဝိလေဖြစ်နေမြင့်တော့အောင်ချုပ်တော့အောင်ခြင်းအဲ့ဒီထုတ်သွားတဲ့ဝင်လေဖက်လေအပေါ်ထိုင်တဲ့တတိမြင်ရမယ်လို့ဒီလိုကျူးစွာမှတ်ထားပါနော်။အဲ့တော့ဒီတတိမြင်အောင်ကျင့်တဲ့ကျင့်တဲ့ပတ်တဲ့ရင်တော့ကြိုတင်ပြီးလိုက်နိုင်ရမယ်ဒီကံကျက်တစ်ခုခုတော့ဝိသုဒိမအထက်ကတော့ပထမတော့သံမြင့်နာ288မှာဖော်ပြထားနော်။ဓာဏီနာတန်ဒီမိတ္တနေဝဝဏ္ဏတော်မနတိကန္တဗနလက္ခဏာတော်ပိစ္ဆဝစီတဗံဒီစကားကတိတ်ရေးကြည့်နေတယ်နမိတ်ထင်လာတဲ့အာနာပါနကိုအထုတ်လိုက်လို့နမိတ်ထင်လာတဲ့အပိုင်းမှာပြောတဲ့စကားဖြစ်တယ်။ဒါပေမဲ့နမိတ်မပေါ်မီမှာလည်းဒီနေရာမှာလိုက်နာရမယ်အချက်ကလေးတစ်ခုတော့ပါနေသေးတယ်နော်။ဒါတော့နမိတ်ပေါ်လာပြီဆိုလို့ချင်းအဲ့ပေါ်လာတဲ့ဒီနမိတ်ကိုနေဝဝဏ္ဏတော်မနတိကတော့အယောင်အနေနဲ့နှလုံးမသွင်းရဘူး။နာလက္ခဏာတော်ပိစ္ဆဝတ်ဖြစ်တတ်ကသဘာဝလက္ခဏာအနေနဲ့လည်းမသိနေရဘူးနှလုံးမသွင်းရဘူးမရှိပါဘူး။နာမည်လက္ခဏာအားဖြင့်လည်းမသိနေရဘူးနှလုံးမသွင်းရဘူးမထူပွားရဘူးပြီးတော့အဲ့ဒီအပိုင်းကတော့နည်းနည်းလေးအစာပိုင်းမှလည်းမှတ်သားရမယ်အချက်လက္ခဏာကိုနှလုံးမသွင်းရဘူးဆိုတာကဒီအချင်းခါမှာဝါယောဓကသဒ္ဒနာပြတ်ထန်းနေတယ်ဝါယောဓဆိုလို့ဖြစ်နေဒါလေးပါဒီအောက်ညေဘောကခွဲလို့မရကောင်းတဲ့အတွက်ဓာကြီးလေးပါလုံးကိုဒီနေရာမှာဆိုလိုရင်းဖြစ်ဒါကြီးလေးပါတို့ရဲ့သဘာဝလက္ခဏာတွေကိုသွားပြီးနှလုံးမသွင်းပါနဲ့။အာနာပါနဇဏ္ဏကိုအလွတ်ရှိခဲ့နော်။ဒါတော့ဓာကြီးလေးပါတို့ရဲ့သဘာဝလက္ခဏာကမာပြတ်ကြံချော်လေးပေါ်တဲ့သဘောတွေကပထဝီရဲ့သဘာဝလက္ခဏာတွေပဲ။ရုပ်ရှိတဲ့သဘောဖွဲ့ရှိတဲ့သဘောတွေကအဘောရဲ့သဘာဝလက္ခဏာ၊ဘူရဲ့သဘောဤရဲ့သဘောတွေကတိရောရဲ့သဘာဝလက္ခဏာ၊ထောက်ကန်တဲ့သဘောကဝါယောဓာရဲ့သဘာဝလက္ခဏာ၊ရုပ်ကန်နေတဲ့သဘောကတော့ဝါယောဓာရဲ့လုံမဲ့ကိစ္စဖြစ်တယ်။အဲ့ဒီမာပြကျန်းကျန်းလေးပေါ်ယောတိဖွဲ့ပြီးပူေးထောက်တန်းဆိုတဲ့ဒီသဘာဝလက္ခဏာတွေကိုလည်းနှလုံးမသွင်းပါနဲ့ဝင်လေထွက်လေဆိုတဲ့အာနာပါနသမထံကိုကြည့်ပြန်ခြင်းလို့ရှင်အဲ့ဒီသဘာဝလက္ခဏာဓာလေးပါတို့ရဲ့သဘာဝလက္ခဏာကိုသွားပြီးနှလုံးသွင်းလိုက်လို့ရှင်အာနာပါနသမထံမဟုတ်တော့ဘဲနဲ့ဓာတ်သမထံဖြစ်သွားလိမ့်မယ်သမထံကမတူဘူးနော်ဒီအာနာပါနကိုမြတ်စွာဘုရားဒီသက္ကမထအကျေရှိပါနည်း52ခုထာတာရှိတဲ့အ낵ကနောက်ဆုံးဝါယောကုထာတာ6ပါးရှိတယ်။အဲဒီဝါယောကုထာတာ6ပါးထဲမှာနောက်ဆုံးကုထာတာကတော့အတ္တတပတ္တတကုထာတာဖြစ်ပါတယ်။သက္ကမထသူ့ကအနေနဲ့လည်းမြတ်စွာဘုရားဒီအတ္တတပတ္တတကိုဟောထားတယ်။ဒါကြောင့်ဓာတ်တွေကိုသွားပြီးနှလုံးသွင်းလိုက်ရင်ဓာတ်တို့ရဲ့သဘာဝလက္ခဏာကိုသွားနှလုံးသွင်းလိုက်ရင်အာနာပါနဇဏ္ဏမဟုတ်တော့ဘဲနဲ့သက္ကမထလမ်းဖြစ်သွားတယ်လမ်းပြောင်းသွားတယ်။ဒီတော့အာနာပါနဇာလံကိုအလိုရှိနေတဲ့သူတော်ကောင်းဖြစ်ခဲ့လို့ရှိရင်တော့အဲ့ဒီမာဇ္ဇတ္တလေးပေါ့ယောတိဖြစ်ပြီးပွေးထောက်တန်းလို့ခေါ်ဆိုအပ်တဲ့ဒီသဘာဝလက္ခဏာတွေလည်းနှလုံးမသွင်းရဘူး။နောက်တစ်ခုတာမိညာလက္ခဏာလည်းနှလုံးမသွင်းရဘူး။တာမိညာလက္ခဏာဆိုတာကတော့ယုံနာအလုံးနဲ့သက်ဆိုင်နေတဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေကိုတာမိညာလက္ခဏာလို့ခေါ်ပါတယ်။ဒီတော့ဒီဝင်လေထွက်လေဆိုသွားပြီးတော့ဝင်လေထွက်လေဖြစ်ဖြစ်အနိစ္စဆိုပြီးဒီလိုနဲ့သွားမရှိပါဘူးလို့ဆိုလိုပါတယ်နော်။ဒါဖြစ်လို့လေဒုက္ခပညာအတိုင်းအခက်အတုံးအခဲကြီးပဲရှိပါသေးတယ်။အဲဒီပညာကိုဝိပဿနာဆိုတာကမရှိကောင်းဘူးဝိပဿနာဆိုတာကပရမတ်တာရှိကောင်းတယ်။ဒါတော့ဒီဝင်လေတွေ့နေနေမှာပရမတ်ကဘယ်လိုနေပါလဲလို့မေးရင်တော့ကြိုးပြီးနည်းနည်းပြောရင်တော့ပရမတ်လည်းဒီစိတ်အောင်ရှုပတ်တတ်တဲ့ယောဂီတော်ကောင်းများကတော့သဘောပေါက်လိမ့်မယ်လို့ထင်တယ်နော်။ဒီဝင်လေတွေ့နေကဘယ်လိုမှဖမ်းပြီးစိတ်နိုင်မယ်ဆိုရင်မမရိကလည်းခြေတော်တက်ပြီးတော့ယောဂီဖြစ်နေခဲ့ရင်တော့ဒီနေရာမှာအမှုန်လေးအလုံးဖြစ်သွားတယ်။ဒီယောဂလအမှုန်လေးတွေကမကြည့်ဘူးဓာတ်ခွဲလို့ရှိရင်ဘထောတပုံတပုံမှာပထဝီအာဘောတိဇောဝါယောအခင်းအနယတဩဇာဆိုပြီးတော့ရှစ်ခုအတန်လေးတစ်ခုနဲ့ပေါင်းတော့၉ခုအသက်ရှင်နေရင်အတန်လေးပါတယ်နော်။အဲဒီအတန်နဲ့ပေါင်းရင်၉ခုအဲဒီ၉မျိုးသောယုတ်တရားတို့ရဲ့အစုအပေါင်းသာဖြစ်တယ်။အဲ့ဒီကိုယ်မျိုးတော့ယုတ်တရားလေးတွေကိုပရမတ်တို့ဉာဏ်ဉာဏ်ဆိုင်အောင်မြင်မယ်ဆိုလို့ရှိရင်အဲ့ဒါကပရမတ်တရားအဲ့ဒီပရမတ်တရားကတော့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်းပြီးဝိပဿနာရှုကောင်းတယ်။ဒီတော့ယုတ်ကလလည်းမမြင်သေးဘူးယုတ်ကလလည်းဓမ္မခွတ်တာတည်းပရမတ်ဉာဏ်ဉာဏ်မဆိုင်သေးဘူးလေအတိုင်းသာမြင်နေမယ်ဆိုရင်ပရမတ်ကိုလည်းမြင်တော့ဉာဏ်အမြင်မဆိုင်သေးတဲ့အတွက်ဝိပဿနာမရှုကောင်းဘူးဝိပဿနာဆိုတာက ဒေဇာတိဝတိနာဝိဝိတေဟိအာကာရေဟိဓမ္မေပတ္တိတိဝိပကနာဟောအထက်တန်ကြီးအထက်ကညင်ကြထားတယ်။အနိစ္စဒုက္ခအနတ္တအချင်းရာဆက်တဲ့ထိုတို့အချင်းရာတို့ဖြင့်ယုံနာဓမ္မသင်္ခါရတရားစုတွေကိုရှင်းတတ်တဲ့အတွက်ကြောင့်ဝိပကနာလို့ခေါ်တယ်။ယုံညာနန္တရားလို့ယုံညာနန္တရားတွေကဒုက္ခဒေသတရားထိုယုံနာကိုဖြစ်စေတတ်တဲ့အကြောင်းတရားတွေကသမုဒိယဒေသတရားအကြောင်းတရားလေးကတရားနန္ဒီရဲ့ပြမှုပြမှုကိုကြည့်ပြီးတော့အနိစ္စနဲ့တင်းနှင်းရှုတယ်။ခြေချင်းပြင်းချင်းနဲ့အနိစ္စသာနိယတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့တင်းနှင်းရှုတယ်။မပြင်းစည်းတဲ့အခြေချင်းအခိုင်အမာအနှစ်သာရအဖြစ်ပြီးတဲ့အတ္တမရှိတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့တင်းနှင်းရှုတယ်။အဲဒီလိုရှုတဲ့အပိုင်းကတော့ဝိပဿနာပိုင်းဖြစ်ပါတယ်။ဒီတော့ယုံနာကိုပရမဆိုင်အောင်မမြင်သေးဘူး။ယောဂလလည်းမမြင်သေးနင်္ဂလလည်းမမြင်သေးမြင်တော်လည်းယောဂလနင်္ဂလဓမ္မခွဲ့တဲ့အသေးရင်ပရမတ်တို့ဉာဏ်မြင်မဆိုင်သေးဘူးပရမတ်တို့ဉာဏ်မြင်မဆိုင်သေးလို့ဖြစ်ရင်ပြညာမြင်မှာပဲရှိပါသေးတယ်အဲ့ဒီပြညာကဝိပဿနာမရှိကောင်းဘူးပရမတ်ဒီပါလေဝိပဿနာရှိကောင်းပါလေဒါကြောင့်ဘုလိုကြီးနမိတ်ပေါ်တဲ့အချိန်ခါမှာဒီနမိတ်ကိုပဲတော့ပြီးအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုနေရင်လုံငန်းတွင်ပြီးအချိန်မကျဘူးသောသောပိုင်းကကြိုတင်ပြီးတော့လုံငန်းခွင်ကိုပြင်ဆင်ပြီးအချိန်မကျဘဲနဲ့လုပ်နေတဲ့အတွက်လောရအကျိုးကိုမရနိုင်ဘူး။ဒါကြောင့်ဦးဇင်းတို့ဝိလိထွက်လေကိုအနိစ္စဒုက္ခအနတ္တခဏမပြောသေးခင်ပရမတ်တို့ဉာဏ်မြင်မှဆက်ခြင်းမှာလက္ခဏာရေသုံးဌာန်တင်ပြီးတော့လည်းဝိပဿနာမရှိပါနဲ့လို့ဒီလိုပြောကြတာနော်။အဲဒီပြောကြတဲ့တည်းမှာအရေးကြီးတာလေးကတော့ခုဒီပြေခန်းမှာဆိုရင်တော့ဘာဒီလေးပါတို့ရဲ့သဘာဝလက္ခဏာကိုသွားပြီးနှလုံးမသွင်းဖို့ဆိုအပ်တယ်။ဒါလေးပါတို့ရဲ့သဘာဝလက္ခဏာကိုနှလုံးမသွင်းရဘူးဆိုရင်ဘာကိုသာနှလုံးသွင်းရမလဲ။လေဆိုတဲ့ပညာကလေးကိုအာရုံယူရမယ်။ဒါတော့ဒီလေဆိုတဲ့ပညာကိုအာရုံယူတဲ့အပိုက်မှာဘယ်နေရာကနေဆက်ပြီးယူမလဲလို့မေးရင်တော့ဝင်လေထွက်လေကိုဘယ်နေရာမှာထင်ရှားလဲအသက်ရှင်ကြည့်ပါနော်။အသက်ရှင်ကြည့်တဲ့အပိုက်မှာနာသီရာသောမောအထက်နှုတ်ခမ်းပြအဲ့ဒီနှစ်ခုဗမာဖြီးတာထင်ရှားတယ်ပြန်ပြီးစိုက်တယ်အကယ်၍များအထက်နှုတ်ခမ်းပြမှာဖြီးတာကထင်ရှားရင်တော့ကိုကောင်းနာမည်ပြမှာဖြီးတာထင်ရှားရင်တော့ဝင်းလေးထွက်လေမှာငါဘက်ကပွင့်လိုက်ညာဘက်ကပိတ်လိုက်ညာဘက်ကပွင့်လိုက်ဘယ်ဘက်ကပိတ်လိုက်စသည်ဖြစ်တတ်တော့တခိုင်းပြမှာတခါတည်းအောင်ရောက်ပြီးတော့ကောင်းကဘယ်ဘက်နှာခေါင်းပေါက်ဖြီးရောက်လဲညာဘက်နှာခေါင်းပေါက်ဖြီးရောက်လဲစသည်ဖြစ်အကြောင်းအလဲလေးတွေရှိနေကြလို့ရှိရင်တမာတိထရောင်းနဲ့ညာမှာအခွဲခဲအသည့်တင်တော့ရှိတတ်တယ်ဒါကြောင့်အကြေကြီးအထက်နှုတ်ခမ်းများလေးအပေါ်၌ဝင်လေထွက်လေကလာပြီးဖြစ်နေတဲ့ဆိုရင်အဲ့ဒီဖြစ်မှုကိုမကြည့်ပဲနေဆိုတဲ့ပြည်ကတော့အာယုံယူပြီးရှိတတ်ဖို့လိုတယ်။ဒါလိုရှိတဲ့အပိုင်းမှာဖြစ်တဲ့နေရာကလွဲအထက်ဘက်ကလည်းလိုက်ပြီးမကြည့်ရဘူး။အပြင်ဘက်ကလည်းလိုက်ပြီးမကြည့်ရဘူး။ဝင်လေထွက်လေဆိုတဲ့လေကြောင်းလေးဖြစ်တဲ့နေရာမှာလိုက်ပြီးကြည့်ရမယ်။ဥပမာတေတုံးလုံးကိုလွှတ်နေတဲ့ငါနဲ့လိုက်တဲ့အချိန်ကမှဒီဘက်ကိုစိတ်တုံးမှထိနေတဲ့နေရာကနေစောင့်ပြီးကြည့်ရတယ်။တွားတဲ့နောက်ကိုစိတ်ကလိုက်ပြီးတော့မကြည့်ရဘူး။စိတ်တုံးနဲ့ထိတဲ့နေရာကနေစိုက်ကြည့်ရင်ဒီကရှင်းရင်လည်းရှင်းတယ်၊တွင်းရင်လည်းတွင်းတယ်မသိနိုင်ဘူးလား။သိနိုင်တယ်။အဲဒီပုံစံအတိုင်းနဲ့စိတ်တုံးနဲ့တွေ့တဲ့နာသီးပြတော့ကိုအထက်နှုတ်ခမ်းပြားလေးမှစိတ်ကလေးမြင်အောင်ကတ်။ကတ်ပြီးတဲ့အချိန်ကမှအဲ့ဒီနေရာမှာလာထိနေတဲ့လင်းလေးအပေါ်မှာတဖန်စိတ်ကငြိမ့်နေအောင်ကတ်ထားရမယ်။အဲ့ဒီမှာဒီလင်းရဲ့မှားမှုပြမှုတွေလည်းနှလုံးမသွင်းနဲ့ဒုမှုဒုမှုတွေကိုလည်းနှလုံးမသွင်းနဲ့ကိုမှုအိမ်မှုတွေကိုလည်းနှလုံးမသွင်းနဲ့ယောဂီဖွဲ့စည်းနေတဲ့သဘောတွေကိုလည်းသွားပြီးနှလုံးမသွင်းနဲ့လေးဆိုတဲ့ပြညာအပေါ်မှာအယုံဆိုင်ထားဒါပြင်းနဲ့ယောဂီတို့ခမ်းမများကိုအရင်ဘုဒ္ဓတာအနေနဲ့သုတေသနာပြုတ်ပြီးဒီကမ္မထံကိုသင်ပြပူပါတယ်အဲဒီလိုသင်ပြတဲ့အတိုင်းမှာအတိတ်ကဒီအာနာပါနကိုသိဖို့ထားတဲ့ပါရမီအရှင်ဝါရှိနေတဲ့သူတော်ကောင်းတွေဖြစ်ခဲ့ရင်တော့လဲလဲနဲ့သင်လို့ရတယ်တို့တော့တစ်ချက်တစ်ချက်ယောဂီများမှာတော့အတိတ်ကရှင်းပြထားတဲ့ပါရမီအရှင်းဝါကအာပြော့နေပုံပေါ်တယ်။သင်ရတာတော်တော်လေးခက်။အဲဒီလိုသင်ရတာခက်တဲ့အတွက်ကြောင့်ပေါင်းတော်ရမှာကတော့ဒီကမ္မထံကိုများသောအားဖြင့်ဝိပဿနာပိုင်းပုံစံကြနေတဲ့ယောဂီတို့ခံရများဖို့သာသင်သင်နေပါလေ။ဝိပဿနာပိုင်းမှာပုံစံကြရင်တော့တမာရီကခိုင်တော့ပြီ။ဒါကြောင့်လေ။ဒါကြောင့်လေဒီတမာတိတမာဘတ်ကြီးခိုင်တဲ့ခြင်းကြောင့်ဝိပဿနာဉာဏ်ကအရှင်းဝါအကောင်းရဝိပဿနာဉာဏ်ကြီးအကောင်းခြင်းကြောင့်လည်းဓမ္မပတ်ကိုပြန်ဆင်းကြံသွားတယ်ဆိုပြီးတော့ဥစဉ်တဲ့အထေဂရမြတ်မှာအတိအကျဖော်ပြထားတယ်ဓမ္မပတ်နဲ့ဝိပဿနာဟာအပြာဏံကျေကျေပြုတယ်ဝိပဿနာဘာသာဉာဏ်ကြီးကပုံစံကြလို့တော်တော်ရင့်ကျက်နေတယ်တော်တော်ကောင်းကဒီအာနာပါနပြောင်းပြီးသင်လိုက်မယ်ဆိုရင်တ တထိုင်တထိုင်အတွင်းမှာပဲဒီအာနာပါနသုဒ္ဓဆံရတော့တယ်သူတော်ကောင်းကတော်တော်လေးများခုကတော့အဲ့ဒီအပိုင်းကိုမပြောခဲ့နဲ့အာနာပါနကလည်းစပြီးတော့တမာလေးထူတော်ခြင်းတဲ့ပုဂ္ဂိုလ်အတွက်ပြောနေသို့တော်ဒီနေရာမှာနည်းနည်းဒကာကြီးတွေဒကာမကြီးတွေဘက်ကဒီအာနာပရိသတ်တွေအဆက်ကမေးခြင်းနဲ့မေးခွန်းလေးတွေတော့ပေါ်လာလိမ့်မယ်ဒီတမာလေးထူတော်ဖို့လိုသေးလားသမထလုပ်ငန်းဆိုတာကတော့သာသနာ့ဘလုပ်ငန်းတော်ဖြစ်တယ်သာသနာ့တွင်လုပ်ငန်းမဟုတ်ပါဘူးဆိုပြီးတော့ဒီလိုတော့ခက်ကပြောကြတယ်နော်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဝိတ္တရိမအတ္တကတာပထမအတွဲသမာဓိအာနိတန္တဘိုင်းမှာသမာဓိရဲ့အကျိုးအာနိသင်၅ချက်ဖော်ပြထားတာရှိပါတယ်နော်နံပါတ်၁အကျိုးအာနိသင်ကတော့ဒိဋ္ဌဓမ္မဒုက္ခအဝိဟာရဏိတန္တဦးဇင်းတို့မျက်မှောက်ဘဝမှာချမ်းသာတာနေထိုင်ရခြင်းအကျိုးအာနိသင်ဒါလဲဦးဇင်းတို့ယဟန္တာအရှင်မြတ်များရတ္တဘုဆက်ကြည့်ပြီးသူအရှင်ပုဏ္ဏိတမထေရလို့ပေါ့ရတ္တဘုဆက်ကြည့်တဲ့အချိန်ခါမှာဒီသံဓမ္မပတ်တွေကိုတခံပြန်ပြီးတော့ဝင်စားတယ်ဘာဥဒိကျနဲ့ဝင်စားလဲဒိဋ္ဌအဓမ္မဒုက္ခဝိဟာရမြတ်မောဘုရားမှာဇန်တန်တာဖြင့်ဆန်းကန်းတာတာနေထိုင်ရခြင်းအကျိုးဟာဥဒေပြီးတော့လည်းဝင်စားတယ်ဘာကြောင့်ဒီလိုပြောရလဲညာတဲ့ပုဂ္ဂိုလ်တို့ရဲ့ဇန်ဝင်စားခြင်းပြီးဒီဇန်ကြနောက်ထပ်ဘဝတက်ကိုဖြစ်မှုဖြစ်တဲ့စွမ်းအားဘာမှမရှိတော့ဘူးဒီကံကိုအခြေခံပြီးဝိပဿနာသွားပြီးတော့ရှုမရှုရသေးလို့ရှုရမယ်ဆိုလုပ်ငန်းခွင့်ပြုလို့ဒီမှာမရှိဘူး။ဒါဖြစ်လို့ဉာဏ်အရှင်များများတို့ရဲ့တတဝိဟာရကို၃ချက်ခေါ်တတ္ထာဏကုသလလောက်တာများမှာဖော်ပြထားပါတယ်။အာရဏတောဓာတုတောပရိစ္ဆသမုပ္ပါဒတောဆိုပြီးတော့၃ချက်ဖော်ပြထားတယ်။ဉာဏ်အရှင်များများဒီအာရဏ၁၂ပါးနေမှာအမြဲတမ်းနေတယ်။ဓာတ်၁၈ပါးနေမှာအမြဲတမ်းနေတယ်။ရောင်ရုပ်စေပြိစ္ဆသမုပ္ပါမေဘအမြဲတမ်းဉာဏ်လေးကကြည်စားပြီးနေထိုင်ကြတယ်ဉာဏ်ကိုအာရုံယူပြီးတော့တက်တက်ကြံရှုလိုက်တဲ့အချိန်ကကြမှာရောင်ရုပ်မိမပုဂ္ဂိုလ်တ attva ဆိုတာပေါ်လာတယ်ဟောဝိသကကြောင့်မှကြီးတော့အနာတပင်ကြောင့်ဒါရကတော့အစတူပြီးဒီလိုပေါ်လာတာအမြဲတမ်းနေထိုင်နေတာကတော့ပရမတ်နေကိုဖြစ်ပါတယ်ဒုပရမတ်တရားတွေရဲ့ဖြစ်မှုပြတ်မှုမေဘပဲအမြဲတမ်းနေထိုင်နေကြတယ်ဉာဏ်လေးကရင့်ကျက်သွားရင်အပြည့်လည်းပဲကူးသွားတယ်အဲဒီလိုဝိပဿနာပိုင်းမှာအမြဲနေနေတဲ့အတွက်ဒီဝိပဿနာဉာဏ်လေးရရှိရဆိုတဲ့ဥဒိကျက်ဖြင့်လည်းယဟန္တာအရှင်မြတ်တွေဒီသမာဓိကိုထပ်ဆင့်ပြီးပြောင်းနေတာမျိုးတော့မဟုတ်ဘူးနော်ဒါကြောင့်ဒီလိုကဒီသံသမာပ္ပတိကိုဝင်စားတဲ့ဒီရဲ့ချက်မှာဒိဋ္ဌဓမ္မဒုက္ခဝိဟာရမျက်မှောက်ဘဝမှာဆန်းဆန်းတာတာဆန်းဆန်းတာလေးခံစားပြီးနေထိုင်နိုင်ရန်အတွက်ရည်ရွယ်ပြီးတော့ဒီသံတရားတွေကိုပေါင်းရအထောက်ကြတယ်ဒါကသမာဓိကြောင့်ရနိုင်တဲ့အကျိုးအာလိမ့်မယ်ဘယ်လိုဝိပဿနာအကျိုးအာနိသင်ရှိလဲသူလိုဇန်တစ်ခုခုကိုပထမသမာဓိထူထောင်တယ်ဇန်သမာဓိတစ်ခုခုထူထောင်ပြီးသို့သမာဓိမှထားလိုက်တဲ့အချိန်ခါကျတော့မှယုံတရားနံတရားတွေကိုသိစီအကြောင်းတရားတွေကိုရှာဖွေပြီးအကြောင်းတရားနဲ့တကွဒီယုံနံတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ရှုဖွေသုံးသပ်ကြအဲဒီလိုသုံးသပ်လို့ရှိရင်တော့ဒီသမာဓိဒီသမာဝိပဿနာဤသန္တဝိပဿနာဉာဏ်အကျိုးအာနိသင်ရှိတယ်လို့ဆိုရဘာဖြစ်လို့ဒီသမာဓိကြောင်းရလဲဘုရားတို့မဂ်ကင်၈ပါးထဲမှာမြတ်စွာဘုရားကသမာသမာဓိဆိုတဲ့မဂ်ကင်တစ်ခုဆက်ဟောထားပါတယ်နော်ဒီသမာသမာဓိဆိုတဲ့မဂ်ကင်တစ်ခုကိုထည့်ဟောထားတော့သမာသမာဓိဆိုတာလည်းဘာကိုသမာသမာဓိခေါ်ဆိုတယ်ဆိုတာကိုလည်းမြတ်စွာဘုရားကမဟာတိပ္ပဏ္ဍလောက်တမှာအတိအကျရှင်းထားတယ်ပထမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသတုတ္တဇန်သမာဓိတွေကိုငါဘုရားသမာသမာဓိလို့ခေါ်ဆိုလိုတယ်ဆိုပြီးအတိအကျရှင်းထားတယ်ဒါကြောင့်ဦးဇင်းတို့မဲခင်ရှင်ပါသုံးကြီးခြင်းနဲ့ဆက်လို့ချင်းတော့သမာဓိထူထောင်ဖို့မလိုဘူးလားလိုအပ်နေတယ်။အဲဒီသမာဓိထူထောင်ဖို့မလိုပါဘူးဒီသမထလုပ်ငန်းတွေဟာသာသနာ့ဘလုပ်ငန်းတာဖြစ်တယ်ဆိုလို့ချင်းတော့သမာဓိဆိုတဲ့မဲခင်နဲ့ပြည့်စုံပါမလားမပြည့်စုံဘူး။သမာဓိဆိုတဲ့မဲခင်နဲ့မပြည့်စုံရင်မဲခင်ရှင်ပါပြည့်အောင်မလားမပြည့်ဘူး။မဲခင်ရှင်ပါမပြည့်ခဲ့ရင်နိဗ္ဗာန်သွားလို့ရမလား။ခင်ကတော့ရတယ်ပြောတယ်နော်။သွားကြည့်ပေါ့လေ။သွားလို့မရောက်ရင်တော့ဘာလုပ်မလဲ။ဒီခေါက်လောက်ပြန်လာပါလေဒီလိုပဲတိုက်တွန်းပါနော်ဘုရားရှင်ကတော့မဂ်ကင်၈ပါးစုံကြီးမှနိဗ္ဗာန်ကိုရမယ်လို့ဟောထားတယ်နော်ဒီတော့သုတ်တန်တစ်ခုဟိုဘက်ကနာယုံမှာခန္ဓာဝက်ကနာယုံမှာသမာဓိသုတ်တန်ဆိုတဲ့သုတ်တန်တစ်ခုရှိနော်ထိုသုတ်တန်မှာဘုရားရှင်ကဘာဟောလဲသမာဓိဘိက္ခဝေဘာဝေထသမာဓိတော့ဘိက္ခဝေဘိက္ခုယထာဘုဒ္ဓံပသန္တာတိဘိက္ခဝေစိတ္တယံတော့သမာဓိသမာဓိကိုဘာဝေထပေါများကြပါကုန်လို့သမာဓိတောသမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဖို့မပြန်ဟောတိုင်းမှသွာ ပဇာနာတိကွယ်ကွယ်ပြပြတိဤစိတ္တယံတို့သမာဓိထူအောင်ကြ။သမာဓိရှိနေတဲ့ယဟန်တိဟုတ်တိုင်းမှန်စွာကွယ်ကွယ်ပြပြသိပါれ။ဘာတွေကိုဟုတ်တိုင်းမှန်စွာကွယ်ကွယ်ပြပြသိလဲ။ရူပသာသမုဒိယသာအဋ္ဌင်္ဂမေသာဝေဒနာယသမုဒိယသာအဋ္ဌင်္ဂမေသာသိညာယသမုဒိယသာအဋ္ဌင်္ဂမေသာသင်္ခါရဏသမုဒိယသာအဋ္ဌင်္ဂမေသာဝိညာဏတသမုဒိယသာအဋ္ဌင်္ဂမေသာသတိဖြင့်ဟောတာ။ယောဝေဒနာပညာသင်္ခါရဝิญဉ်လို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးယုတ်တရားနံတရားဒီကိုလည်းဟုတ်တိုင်းမှန်စွာသိမယ်။အဝိဇ္ဇာတနာဥပါဒံသင်္ခါရကံစားတဲ့အကြောင်းကြတဲ့သင်္ချာပြင်းခြင်းကအကျိုးခန္ဓာ၅ပါးယုတ်တရားနံတရားဒီသင်္ချာဖြစ်ပုံကိုလည်းဟုတ်တိုင်းမှန်စွာသိမယ်။အဝိဇ္ဇာတနာဥပါဒံသင်္ခါရကံစားတဲ့အကြောင်းကြတဲ့ချုပ်ငင်းသွားခြင်းကြောင့်အကျိုးခန္ဓာ၅ပါးယုတ်တရားနံတရားတို့ချုပ်ငင်းသွားဖို့ကိုလည်းဟုတ်တိုင်းမှန်စွာသိမယ်။အကြောင်းအကျိုးယုံနာအလုံးစုံရဲ့ဖြစ်ပြီးပြည့်နေတဲ့သဘောတွေကိုလည်းဟုတ်တိုင်းမှန်စွာသိမယ်။အဲဒီလိုဟုတ်တိုင်းမှန်စွာသိရဲ့အတွက်သမာဓိကိုထူထောင်ကြပါလို့ဒီလိုဘုရားရှင်ကဟောထားတယ်။အဲဒီဟောထားတဲ့အတွက်ကြောင့်ယတ္ထဘုဒ္ဓဉာဏ်လို့ဟုတ်တိုင်းမှန်စွာသိတဲ့ဝိပဿနာဉာဏ်အမြင်အလိုရှိတဲ့သူတော်ကောင်းဖြစ်တဲ့လို့ရှင်းတော့ဘာလို့ရမလဲ။သမာဓိထူထောင်ရမယ်။အဲဒီသမာဓိဒီဘာအကျိုးရှိလဲလို့မေးရင်ဝိပဿနာနိဒန္တဝိပဿနာအကျိုးအနိဒင်ရှိတယ်။ဒါကနံပါတ်1ဒါသမာဓိကြောင့်ရနိုင်တဲ့အာနိသင်ပဲ။နောက်နံပါတ်3ကတော့သမာဓိကြောင့်ရနိုင်တဲ့အာနိသင်ကိုဘာဖော်ပြထားလဲ။ဘဝဝိသေသနိသန္တာ။ဘဝအထုဇမဘဝလို့ခေါ်ဆိုအပ်တဲ့ထူးခဲ့တဲ့ဘဝတွေကိုရွတ်ဆောင်ပေးနိုင်တဲ့အကျိုးအာနိသင်ရှိတယ်။တကြွတကြွသူတော်ကောင်းများဇမထဏကိုလိုလားတောင်းတတ်တဲ့ဥတီချက်ဖြင့်ဇမပြေရောက်လို့တဲ့ဥတီချက်ဖြင့်ဇံတရားတွေကိုပေါ်များအထုတ်ကြ။ပေါ်များအထုတ်ခဲ့လို့ဒီဇံကိုမလျော့ကြဘဲနဲ့ဘဝကိုအဆုံးသတ်နိုင်ခဲ့ရင်သို့ဇံတရားတွေကမိမိတို့လွတ်လပ်တောင့်တအနေနဲ့ဒီမှာဘဝကိုရွတ်ဆောင်ပေးနိုင်တဲ့စွမ်းအားရှိတယ်။အဲဒီလိုရွတ်ဆောင်ပေးခဲ့လို့ရှိရင်တို့ရဲ့သမာဓိဒီဘာအကျိုးအနိသင်ရှိလဲ။ဘဝဝိသေသနိသန္တဘဝဝိသေသဝဟာနိသန္တဓမ္မဘဝလို့ခေါ်ဆိုအပ်တဲ့သူကဲမြင့်မြတ်တဲ့ဘဝတွေကိုရွတ်ဆောင်ပေးနိုင်တဲ့စွမ်းအားအကျိုးအနိသင်ရှိတယ်လို့ဒီလိုပြောရတယ်။ဒါသမာဓိကြောင့်သမထကြောင့်ရနိုင်တဲ့နံပါတ်3အကျိုးအနိသင်ပဲ။နံပါတ်4အကျိုးအနိသင်ကတော့ဘာလဲ။နံပါတ်4အကျိုးအနိသင်ကခုနကနံပါတ်1ကဒိဋ္ဌဓမ္မဒုက္ခဝိဟာရနံပါတ်2ကဝိပဿနာနိသန္တနံပါတ်3ကဘဝဝိသေသနိဒန္တနောက်အကျိုးအနိသင်တစ်ခုကတော့နိရောဓနိဒန္တအကျိုးတစ်ခုတော့မေ့နေတယ်နော်နိရောဓနိဒန္တဆိုတာကတော့ဥစ္စလို့နိရောဓသမဘကိုဝင်စားခြင်းနဲ့အနာဂတ်ယဟန္တာပုဂ္ဂိုလ်များရှိခဲ့တယ်ဒုနိရောဓသမဘကိုဝင်စားခြင်းနဲ့အနာဂတ်ယဟန္တာပုဂ္ဂိုလ်တွေကလည်းဘာလို့ရတယ်လဲနိရောဓသမဘကိုဝင်စားတော့မယ်ဆိုလို့ရှိရင်ဒီသမဘ၈ပါးကိုအစဉ်အတိုင်းပြန်ပြီးတော့ဝင်စားရတယ်။ဝင်စားပြီးတဲ့အချိန်ကမှဥပမာပရမဇန်သမဘကိုဝင်စားလိုက်ပရမဇန်သမဘအတွေ့ရှိတဲ့နန္ဒရီကိုအလေးစားဒုက္ခအနတ္တလက္ခဏာရုပ်သုံးတန်ပြီးဝိပဿနာရှုလိုက်။ဒုတိယဇန်ကိုဝင်စားလိုက်။ဒုတိယဇန်အတွင်းမှာရှိနေတဲ့နန္ဒရီကိုအလေးစားဒုက္ခအနတ္တလက္ခဏာရုပ်သုံးတန်ပြီးတော့ဝိပဿနာရှုလိုက်။အဲဒီလိုတမထနဲ့ဝိပဿနာအစုံတွဲပြီးတော့မှဟောနိဝသညာနန္ဒညာရဏဇန်အထိဒီလိုတမထနဲ့ဝိပဿနာအစုံတွဲပြီးတော့ဝိပဿနာရှုပြီးမှနိရောဓသမဘဝင်စားလို့ရ။အဲ့ဒီလိုဝင်စားလို့ရတယ်ဆိုလို့ချင်းဒီသမာဓိတွေဒီဘာအကျိုးအနိသင်ရှိလဲနိရောဓနိသန္တာနိရောဓသမဘဝင်စားနိုင်ရဆိုတဲ့အကျိုးအနိသင်ရှိတယ်လို့ခေါ်ပါတယ်နော်အဲနောက်အကျိုးတခုတော့မေ့နေတယ်နော်ကဲထားပါတော့ဒီတော့ဦးဇင်းတို့ဒီသမာဓိသမထကိုထူထောင်တယ်ဆိုတဲ့ဒီလုံငတ်ရည်ဒီဟောနောက်တခုအဘိညာနိသန္တာနော်အဘိညာမျိုးမျိုးကိုအလိုရှိတဲ့ပုဂ္ဂိုလ်ကလည်းဘာလို့ရမလဲဒီသမာဓိကိုနော်ခေါက်ကသမာဘ7ပါးဒီကိုတတိုင်း7ပါးမှာသမာဘ7ပါးဝင်စားပြီးတော့တတိုင်းတစ်ပါးတစ်ပါးမှာသမာဘ7ပါးဝင်စားပြီးတော့တတိုင်း7ပါးသို့မဟုတ်ဩဒါဒကတိုင်းအထိ7ပါးသောကတိုင်းဒီမှာ14မျိုးသောအခင်းအားဖြင့်သိချင်ရတယ်။အဲဒီလိုသမာဓိကိုစနစ်တကျ14မျိုးသောအခင်းအားတို့ဖြင့်သိချင်နိုင်တဲ့ရုပ်ဖြင့်သရောကောင်းများဒီအဘိညာဉ်ကိုအလိုရှိလို့အထုတ်ခဲ့ရင်လည်းအဘိညာဉ်ကိုရနိုင်။အဘိညာဉ်ရခဲ့မယ်ဆိုလို့ရှိရင်ဒီသမာဓိဒီဘာအကျိုးအနိသင်ရှိလဲလို့မေးရင်အဘိညာဏိသန္တအကျိုးရှိတယ်လို့ဒီလိုသတ်မှတ်ချက်ရှိပါတယ်။ဒါကြောင့်ဦးဇင်းတို့သမထဆိုတော့လေဒုသမထဒီဝိပဿနာညာကိုအကျိုးကျေးဇူးပြုနေတယ်ဆိုလို့ရှိရင်တော့ဒီသမထမျိုးဒီသမာဓိမျိုးကိုမထူထောင်နိုင်ဘူးလား။ထူထောင်နိုင်ပါတယ်။သာသနာ့ဘလုံငန်းရလို့ပြောလို့ရမလား။ မရပါဘူးသာသနာ့ဘက်လုပ်ငန်းရလို့ပြောနေတာကတော့ဒီစာပေတွေကိုသိမိတဲ့ကြောင့်မလေးလာဘူးတဲ့ပုဂ္ဂိုလ်တွေပြောတဲ့စကားလို့ဥစဉ်ကတော့သဘောပေါက်ပါတယ်နော်ဒါကြောင့်ဥစဉ်တို့မြတ်စွာဘုရားကလည်းမဂ်ကင်7ပါးထဲမှာတမာတမာတိဆိုတဲ့မဂ်ကင်တစ်ခုဖြည့်သွင်းပြီးဟောထားတယ်တမာတိရဲ့အကျိုးငါးနည်းတဲ့၅ခုထဲမှာလဲဝိပဿနာနိဒံကဝိပဿနာဉာဏ်ရဲ့အကျိုးအာနိသင်ရှိတယ်လို့ဒီလိုသမာဓိရဲ့အကျိုးအာနိသင်တစ်ခုကိုသိသိပြီးဖွင့်ဆိုထားတဲ့အတွက်သမာဓိတော့ထူထောင်ဖို့လိုအပ်ပါတယ်နော်အဲဒီလိုသမာဓိထူထောင်တဲ့အပိုင်းမှာကမ္မထာ40ရှိတဲ့အ ਨੇ ကကြိုက်တဲ့ကမ္မထာနဲ့သမာဓိထူထောင်နိုင်ပါတယ်ခုဒီညာဟောနေတာကတော့ဘာကမ္မထာလဲအာနာပါနကမ္မထာဒီတော့အာနာပါနကမ္မထာနဲ့အထောက်တဲ့အပိုင်းမှာဝိညာဉ်ထွက်လေရှိတဲ့ဉာဏ်လေးကလည်းစိုက်ပြီးတော့လေးလေးကိုသာကြည့်အထဲလည်းမလိုက်နဲ့အပြင်လည်းမလိုက်နဲ့ခန္ဓာကိုယ်ကိုငြိမ့်ငြိမ့်ထားရှေ့လည်းမငြိမ့်နဲ့နောက်လည်းမငြိမ့်နဲ့ဘေးလည်းမငြိမ့်နဲ့လဲပတ်နေအောင်လည်းမလုပ်နဲ့မလုပ်ရဘူးဆိုတာလည်းပရိသတ်မိတာမဲ့ပါဠိတော်မှာအတိအကျဟောထားပါတယ်နော်ခန္ဓာကိုယ်ခက်ဆန်းတာခက်ပြောင်းပြောင်းထားပြီးတော့ဝင်လေထွက်လေအပေါ်၌ဘာဝနာစိတ်ကလေးကိုမြင်ဝအောင်ကပ်ပြီးတော့ထားကြည့်ထားလိုက်လို့ရှိရင်တော့အကယ်၍မြတ်ပေါ့မိမိတော်ကအတိတ်ကရှိဖို့ထားတဲ့ပါရမီအရှင်ဝါရှိခဲ့မယ်ဆိုရင်တော့နေ့တိုင်း3နိုင်လောက်အတွင်းမှာတော့စိတ်ကလေးဒီ9မိနစ်10မိနစ်လောက်တော့ငြိမ်ပြီးသွားတတ်ပါတယ်။သို့မဟုတ်တရက်နှစ်ရက်အတွင်းမှာတော့လည်းငြိမ်ပြီးသွားတတ်တယ်။အဲဒီလိုငြိမ်ပြီးဆိုရင်တော့လမ်းဆိုင်ရပါပဲ။အဲဒီလိုငြိမ်ဝလာပြီဆိုလို့ချင်းတော့ဥပမာ10မိနစ်လောက်ငြိမ်ပြီဆိုလို့ချင်းတစ်တိုင်းမှာ9မိနစ်နဲ့ဆိုရင်ငြိမ်အောင်ကြိုးစားအထုတ်မယ်ဆိုတဲ့ပြင်းထန်တဲ့ဆုံးဖြတ်ချက်ကလေးချပြီးတော့အာနာပါနအာယုံနဲ့မိနစ်20ငြိမ်နေပါစေလို့မထိုင်ခင်မှာထိတ်ထန်လိုက်။ထိတ်ထန်ပြီးတဲ့အချိန်ခါမှာထိုင်ကြည့်။စိတ်တင်းတင်းလေးထားပြီးထိုင်လိုက်ရင်ညတော့အဖြစ်ငြိမ်သွားတတ်မင်းနဲ့ဆက်ရရင်နာယူဝတ်နာယူဝတ်ရရင်လည်းတဖြည်းဖြည်းတိုးပြီးတော့နောက်ဆုံးဒနာကြီးလောက်အထိအာနာပါနအာယုံနဲ့စိတ်ကမထွက်ပဲငြိမ်နေရအဲ့ဒီလိုငြိမ်လာပြီးဘလို့စွမ်းအားရှိရမလဲလို့မေးရင်အပြင်ကအတန်တွေကလမ်းနှောက်ချက်တော့လည်းဒီသမာဓိပြတ်မသွားဘူးအပြင်အတန်တွေကိုဘာတမ်းမလို့မသိရောမသိပဲနဲ့ဒီအာနာပါနခေါ်ဝင်နေထွက်နေအာယုံနဲ့ငြိမ်နေအောင်လေ့ကျင့်ရအဲ့ဒီလိုလေ့ကျင့်တဲ့အပိုင်းမှာအထဲဘက်ကိုလည်းမလိုက်ရဘူးအပြင်ဘက်ကိုလည်းမလိုက်ရဘူးဘယ်နေရာမှာသာစိတ်ထားရမလဲလို့မေးတော့ဘုရားဘုသောကတိပန္နတတိယသဘေတဝဘာဝန္တတေဝဘာဝနာသံပိစတိဝိသတိမအထက်ကရာပထမရသမေနာ293မှာပြောထားတယ်နော်ဘုရားဘုသောကတိထိယထိယအယ၌ဘုရားဘုသောကတိဝင်လေထွက်လေထိယထိယအယ၌တတိယတတိကိုသဘေတဝထား၍ဘာဝန္တတေဝပွားများအထုတ်နေတဲ့ပုဂ္ဂိုလ်ဤသန္တာ၌သာလျင်ဘာဝနာအနာပါနဘာဝနာတိသံပိစတိပြည်စည်းပြည့်စုံ၍လာနိုင်ပေ၏ဝင်လေထွက်လေရှိတဲ့နေရာလေးမှာတစိတ်ထားပြီးတော့ပေါင်းများအထုတ်တဲ့ပုဂ္ဂိုလ်ရဲ့နာနာမှားတယ်ဒီဘာဝနာကပြည့်စုံနိုင်တယ်အထက်ဘက်ကိုဟုတ်ဝမ်းမဲ့အထိလိုက်ကြည့်မယ်ဆိုလို့ရှိရင်လည်းဒီအာနာပါနဘာဝနာပြည့်စုံနိုင်မလားမပြည့်စုံနိုင်အပြင်ဘက်ဒီကိုတောက်လျှောက်လွတ်ချင်တယ်လို့လျှောက်ပြီးလွတ်ကြည့်မယ်ဆိုလို့ရှိရင်လည်းအာနာပါနဘာဝနာပြည့်စုံနိုင်မလားမပြည့်စုံနိုင်ဘူးနော်အဲဒီတော့အဲ့ဒီနည်းစနစ်နဲ့ပေါင်းများအထုတ်တော့လဲအနည်းဆုံးတစ်ခါလောက်တော့ကြိုးစားကြည့်ပါနော်ဒါကတော့ကျိုးစားလို့မှစိတ်ကနည်းနည်းမှမကပ်ဖြစ်နေရင်တော့ဘာလုပ်ရမလဲအထက်ကရာများမှာရေတွက်တဲ့နည်းကိုအသုံးပြုဖို့လေ့ကျင့်ထားပေးနော်အကြံဉာဏ်ပေးထားတယ်အဲဒီတော့ရေတွက်တဲ့နည်းဆိုတာကတော့ဝင်လေထွက်လေနှစ်ခုအပေါင်းကုန်တစ်ပေါ့နော်ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဝင်လေထွက်လေလေးဝင်လေထွက်လေငါဝင်လေထွက်လေခြောက်ဝင်လေထွက်လေခွန်ဝင်လေထွက်လေရှစ်ပေါ့ရှစ်လောက်အထိရက်ချင်လဲရက်30အထိသွားချင်လဲသွားပေါ့နော်ငါတက်လည်းမနေရဘူးတဆင်တက်လည်းမပေါ်ရဘူးဆိုပြီးဒီလိုတတ်မှတ်ချက်ရှိအဲ့ဒီရေတက်တဲ့နည်းကိုအသုံးပြုကြည့်ပါအဲ့ဒီတက်ကနေရှစ်တန်အောင်တော့ငါစိတ်ဘယ်မှမဆက်စီရဘူးလို့ဆုံးဖြတ်ချက်ခိုင်ခိုင်မြဲမြဲလေးချပြီးအထုတ်ကြည့်အဲ့ဒီလိုအထုတ်ပါများလာရင်တော့စိတ်ကလေးငြိမ်ပြီးကတ်သွားတတ်ငြိမ်ကတ်ပြီဆိုလို့ရှိရင်တော့ရေတက်တဲ့နည်းကိုလွှတ်လိုက်တော့အဲ့ဒီငြိမ်အောင်သာဆက်လက်ပြီးကြိုးစားတော့နော်အဲ့ဒီလိုကြိုးစားလိုက်တဲ့အချိန်ခါမှာဝင်လေထွက်လေအပေါ်မှာစိတ်ကတော်တော်လေးခိုင်လာပြီတဏှာကြီးတော့အထိခိုင်နေပြီဆိုလို့ရှိရင်တော့အဲ့ဒီအချိန်ခါကျတော့မှရှေ့ယောဂီသူတော်ကောင်းကတဆင့်တိုးရဘယ်လိုတိုးမလဲဒီကံဝအတ္တတံတော်ဒီကံအတ္တကမိဒီပသနာတိဒီကံဝပတ္တတံတော်ဒီကံပတ္တကမိဒီပသနာတိရှင်းရင်ရှင်းတယ်လို့သိအောင်ကြိုးစားပြီးတော့နော်ရှင်းတယ်ဆိုတာကဘာရှင်းတာလဲလို့မေးရင်တော့ဝိသုဒ္ဓိမေအထက်ကရကတော့အဒ္ဒနာဝေဒနာဆိုပြီးဖွင့်ထားတယ်ဒီအဒ္ဒနာဝေဒနာဆိုတဲ့စကားလုံးကိုဝိသုဒ္ဓိမေမဟာဒီကဆရာတော်ကတော့ကလဒနာဝတိနာဆိုပြီးဒီလိုထပ်ဆင်ပြီးဖွင့်ထားတယ်။အချိန်ခတ်ကြကြဖြစ်တာရဲ့အချိန်ခတ်တူတူဖြစ်တာရဲ့ဒီနှစ်ခုကိုဆိုလိုတယ်။အဲဒါအချိန်ကြကြဖြစ်တဲ့အချိန်တူတူဖြစ်တယ်ဆိုတာကတော့ဥစဉ်တို့ပရမတ်ထတရားမဟုတ်ဘူးနော်။ ပရမအနေနဲ့ပြောနေဒီဘောဘုရားညလန်ကပြောနေတာဝါယောလီတပရမတရားရဲ့ရှိတာတို့ရလို့သွားယူလိုက်မယ်ဆိုလို့ရှိတော့ဒီညမှာကမ္မထံပုံစံပြောင်းသွားတယ်ဘုဇဏ်တို့ဒီအဘိဓမ္မာနေမှာပေါ့ပရမတရားတို့မြည်ဒီမှာစိတ်ကြခဏ18ချက်ပဲအသက်ရှိတယ်16ချက်လို့ဆိုတော့ဝါရလည်းရှိတယ်ပေါ့လေဒါတော့ဝါရကိုချပါတော့စိတ်ကြခဏ18ချက်ပုံစံတိုင်းတာပြထားတယ်စိတ်ကြခဏ18ချက်တဲ့ပုံပြီးအသက်ရှိတဲ့ယုံလည်းမရှိဘူးသိတဲ့ခန္ဓာ18ချက်အောက်ပို့ပြီးတော့အသက်တိုးနေတဲ့ယုံလည်းမရှိဘူးသိတဲ့ခန္ဓာ18ချက်ပုံသည်ဒါကြောင့်အချိန်ခါကြကြဖြစ်နေတဲ့ဝါယောလေတာပရမတရားရှိသလားမရှိဘူးအချိန်ခါကြလို့ဖြစ်နေတဲ့ဝါယောလေတာပရမတရားကိုရှိသလားမရှိဘူးဘာကိုဒီမှာပြောနေလဲပညာနဲ့ကပြောတယ်ဒါကိုကြည့်တယ်နော်ပညာနဲ့မှာတော့အရှိတေဆိုအရှိတိုးဆိုတာမရှိဘူးလားရှိတယ်ဒုက္ခကိုဒုက္ခကြီးအတိုင်းမြင်နေမယ်ဆိုလို့ရှိရင်တော့ရှိရင်ရှိတယ်တိုးရင်တိုးတယ်မသိနိုင်ဘူးလားသိနိုင်တယ်ဒုက္ခအနေနဲ့မမြင်ပဲဒီဒုက္ခကိုဖမ်းပြီးဓာလီပန်စိုက်နေလို့ရှိရင်အလုံးအကလအမှုံလေးတွေဖြစ်တယ်အဲ့ဒီအမှုံလေးတွေကိုတက်ခွက်လိုက်ရင်တပေါင်းတပေါင်းမှာပထဝီအာဘောဒီသောဝါယောဝဏကဏရတဩဇာအစိဏယတဩဇာဆိုပြီးသဘောတရားရှိခုရှိတယ်အဲ့ဒီရှင်ပြောသောဗြဟ္မတရားတွေကိုမြင်နေတဲ့ယောဂီသူတော်ကောင်းအဖို့ဆိုရှင်ပြောသောဗြဟ္မတရားတို့ရဲ့ဖြစ်ပြီးဖြစ်နေတဲ့သဘောတွေကိုလည်းမြင်နေတဲ့ယောဂီသူတော်ကောင်းအဖို့ရှိတယ်တို့တယ်ဆိုတာရှိရောမလားမရှိဘူးအချင်းကြကြဖြစ်တဲ့ယောဂအချင်းတို့တို့ဖြစ်တဲ့ရုပ်ကလေးသူညာထဲမှာမရှိတော့ဘူး။ဒါကြောင့်ဦးဇင်းတို့ဒီမှာရှိတယ်တို့တယ်လို့ပြောနေတာကပညာနယ်ကပြောနေတဲ့ဒီကမ္မထံကိုလည်းဘုရားရှင်ပြင်ပညာကိုအာရုံယူပြီးရှုဖို့သုံးသပ်ဖို့ရန်ညွှန်ကြားနေတဲ့အပ္ပနဇန်လန်းကညွှန်ကြားနေပါတယ်ဆိုတာကိုလည်းအထက်ကရာမြတ်ကအတိအကျဖွင့်နေပါတယ်နော်။ဓာလေးပါကိုအာရုံယူပြီးရှုလို့ကဘယ်လိုမှဇံမရနိုင်ဘူး။ဒါကြောင့်ဓာကမ္မထံအနေနဲ့ဥဒေပြီးတော့မြတ်စွာဘုရားဒီအရှိအတော်ကိုဟောနေသည်မဟုတ်ဘူးလို့ဒီလိုစွတ်စွတ်မြတ်မြတ်မှတ်ထားနော်။နောက်တစ်ခုအဲ့ဒီရှိတဲ့ဝင်လေထွက်လေအချင်းကြကြဖြစ်ရင်အချင်းကြကြဖြစ်တယ်လို့သိပါသိပြီဆိုရင်နောက်တစ်ဆင့်ကပါလေသတ္တဝါအတ္တတံတောရတံအတ္တတမိတိဘောဇာနာတိသတ္တဝါပတ္တတံတောရတံပတ္တတမိတိဘောဇာနာတိသတ္တဝါတိုးသောမူလီအတ္တတံတောဝင်လေကိုဖြစ်စေခဲ့သည်ရှိသောရတံအတ္တတမိတိတို့သောဝင်လေကိုဖြစ်စေ၏ဟူ၍ပါသနာတိပွက်ပွက်ပြပြသည်၏ရတံဝါပတ္တံတောရတံဝါတို့သောမူလိပတ္တံတောထွက်လေကိုဖြစ်စေခဲ့သည်ရှိသောရတံတို့သောပတ္တံတောထွက်လေကိုဖြစ်စေ၏ဟူ၍ပါသနာတိပွက်ပွက်ပြပြသည်၏ဝင်လေထွက်လေကတိုးရင်လည်းတိုးတယ်လို့ပွက်ပွက်ပြပြသိနေပါဒါနဲ့အချင်းကြကြဖြစ်တာနဲ့အချင်းကြိုးလို့ဖြစ်တာဒီနှစ်ခုကိုဆွလို့ရတယ်နော်အချင်းကြကြဖြစ်ရင်ရှိတယ်အချင်းကြော်လို့ဖြစ်ရင်ကြိုတယ်ဒီလိုဆိုလို့တယ်အချင်းကြကြဖြစ်ရင်လည်းအချင်းကြကြဖြစ်နေသည့်အတိုင်းအချင်းကြော်လို့ဖြစ်ရင်လည်းအချင်းကြော်လို့ဖြစ်နေသည့်အတိုင်းသိအောင်ကြိုးစားပါအဲ့ဒီလိုကြိုးစားတဲ့အပိုင်းမှာအချင်းကြကြဖြစ်အောင်လည်းဘုကလုံးလဝရိယဘူးအာမထုတ်နဲ့ကြိုးလို့ဖြစ်သွားအောင်လည်းတက်တက်မကြိုးစားနဲ့နော်ရှင်ရတိုင်းသာရှင်ပါအသက်ရှင်ရတိုင်းရှင်နေတဲ့အချိန်ကမှရှင်ရင်လည်းရှင်တယ်လို့သိနေတိုးရင်လည်းတိုးတယ်လို့သိနေပါဒီလိုသာဆိုလိုပါတယ်နော်အဲဒီလိုကြိုးစားလိုက်တဲ့အချိန်ကမှအရှင်အတုမမဘာဝနာစိတ်ကညီဝဆိုကပ်ပြီးတဏှာကြီးလောက်အထိတီးလာပြီဆိုလို့ရှိရင်တော့နောက်တစ်ဆင့်တက်လိုက်သဗ္ဗကာယပရိသံဝေတိအတ္တသိတာမိတိသိခတိသဗ္ဗကာယပရိသံဝေတိပတ္တသိတာမိတိသိခတိဝင်လင်ထွက်လင်အစအလယ်အဆုံးအကုန်လုံးသိအောင်ကြိုးစားပြီးတော့စကနဲ့ဆုံးတဲ့အသည့်ဘယ်နေရာကစပြီးဘယ်နေရာကဆုံးတယ်လို့မေးတော့ထွက်လင်မှာချက်ကနေစတဲ့နှခေါင်းမှလာဆုံးတယ်ဝင်လင်မှာနှခေါင်းကစတဲ့ချက်မှသွားဆုံးတယ်စတဲ့ဖြစ်အဲ့ဒီလိုအစအဆုံးကိုပြောလို့ရင်မဟုတ်ဘူးဘာပြောတာလဲကြည့်တဲ့နေရာလေးနော်ဝင်လေထွက်လေထိမှုထင်ရှားရနာလေးပြသော့မို့အထက်နှုတ်ခမ်းပြအဲ့ဒီအထက်နှုတ်ခမ်းပြမှာဖြစ်စေသော့မို့ဒီနာလေးပြမှာပဲဖြစ်စေစပြီးကြည့်တဲ့အချိန်ကနေစပြီးတော့ဆုံးသွားတဲ့အထိအစအဆုံးကိုဆိုလိုရင်းဖြစ်တယ်အဲ့ဒီအစအဆုံးကိုအကုန်လုံးတတိခိုင်မြဲစွာဖြင့်စိုက်ပြီးကြည့်နေပါတတိမြဲအောင်ရှိပါနော်အစနဲ့အဆုံးပေါ်နဲ့တတိမြင်ရအဲ့ဒီလိုမြင်အောင်ကျင့်တဲ့အပိုင်းကအခုအရှင်ရဲ့အတူရဲ့အစအလယ်ဆုံးရဲ့သုံးခုရှိအဲ့ဒီသုံးခုမှာအရှင်အတူပိုင်းမှာတော့လည်းနှစ်ဘိတ်ကပေါ်လာတတ်ပါတယ်နော်အဲ့ဒီအရှင်အတူပိုင်းမှာပဲရပုံးများစွာကြိုးစားအထောက်လိုက်လို့ ဒီနမိတ်ကမပေါ်ဖြစ်နေခဲ့ရင်တော့အစအလည်းအဆုံးကြောင်းလို့ကပြောမယ်နော်အစအဆုံးတိအောင်ဆက်လက်ပြီးကြိုးစားကြည့်အဲ့ဒီအစအလည်းအဆုံးလို့ခေါ်ဆိုအပ်တဲ့ဝင်နေဖက်နေလို့ရဲ့အစအဆုံးအပေါ်၌ဘာဝနာစိတ်ကိုလျော့စွာကပ်ပြီးထားကြည့်တဏှာဤစတဲ့ဖြင့်လျော့စွာကပ်ပြီးကြီးနေမယ်ဆိုလို့ရှိရင်တော့မကြမီအချိန်အတွဲမှာဖာဖြစ်လာတတ်တယ်နမိတ်စပေါ်တတ်ပါတယ်အဲ့ဒီနမိတ်မှာတချို့ကဖြူရတချို့မှာဝါရတချို့မှာနီးတယ်တချို့မှာအရှင်တချို့မှာအလုံးတချို့မှာအပြာစသည်ဖြင့်ပုံကရံလေးတွေတော့အမျိုးမျိုးထင်တတ်တချို့မှာလာဝန်တန်တန်တချို့မှာနေဝန်တန်တန်စသည်ဖြင့်ထင်တတ်တချို့မှာတော့ကြံကြံပုံကရံလာပြီးထင်တတ်ဘာဖြစ်လို့ဒီလိုကမ္မထံတခုတည်းကနေနမိတ်အမျိုးမျိုးထင်နေရလဲလို့မေးတော့တင်ညာစမေတ္တာဆိုပြီးတော့ဝိသုဒ္ဓိမေအထက်ကရကတော့ရှင်းထားတယ်ဘာဝနာတင်ညာကြောင့်ဒီလိုနမိတ်တွေဖြစ်ပေါ်လာတာလို့ဒီလိုရှင်းထားတယ်ဘာဝနာတင်ညာဆိုတာကဘယ်လိုဟာကိုပြောတယ်လို့မေးရင်လဲဒီနမိတ်မပေါ်ခင်လေးမှာဒီလိုနမိတ်ကလေးပေါ်ရင်ကောင်းမယ်ဆိုတဲ့အမှတ်တင်ညာလေးကမတိမတာလေးဝင်ပြီးနှောက်ရတဲ့အဲဒီလိုမတိမတာဝင်ပြီးနှောက်ရလာပြီးဆိုလို့ရှိရင်လည်းအဲ့ဒီဘာဝနာတင်ညာကြောင့်နမိတ်ကပုံကရံအမျိုးမျိုးကြောင်းသွားတတ်ဥပမာသမာဓိကခဏကပြောတယ်လို့ပေါ့တော်တော်လေးခိုင်လာပြီခိုင်လာတဲ့ယောဂီတော်ကောင်းကဒီနမိတ်ပေါ်စားမှာဒီလိုနမိတ်ကလေးဆိုရင်တော့ကောင်းမှာပဲဆိုတဲ့မတိမတာစိတ်ကလေးဖြစ်ကြည့်အဲဒီမိမိစိတ်ဖြစ်တဲ့ပုံစံအတိုင်းဒီနမိတ်ကပုံပြောင်းသွားတဲ့ဒီတဲ့ပုံပြီးထပ်ပြီးရှင်းအောင်ပြောမယ်ဆိုလို့ရှိရင်တော့ဘယ်လဲလုံးဖြစ်စေဆိုဘယ်လဲလုံးဖြစ်သွားတတ်တယ်ရွယ်လုံးဖြစ်စေဆိုရွယ်လုံးဖြစ်တတ်တယ်ဤစေဆိုဤသွားတတ်တယ်ဖြူစေဆိုဖြူသွားတတ်တယ်ဝါစေဆိုဝါသွားတတ်တယ်ရှင်းစေဆိုရှင်းသွားတတ်တယ်တိုးစေဆိုရင်တိုးသွားတတ်တယ်အဲ့ဒီလိုစိတ်ပြောင်းရင်ဒီနမိတ်ကြီးပြောင်းသွားတတ်အဲ့ဒါကြောင့်ဒီနေရာမှာယောဂီတော်ကောင်းကသမာဓိကိုလွန်လာတောင်းတာခဲ့ရင်အဲ့ဒီစိတ်ကစားမှုနမိတ်ကစားမှုကိုတော့မပြုလုပ်ပါနဲ့ဝင်လေထွက်လေဖြစ်မှုသင်္ချာရနေရာလေးအပေါ်မှာတော့စိတ်ကလေးညောင်ကပ်ပြီးတော့နမိတ်ပေါ်ခဲ့ရင်လဲအဲ့ဒီနမိတ်ကရှင်ရင်လဲရှင်ရက်ပဲမလိုက်ပဲတွင်ရင်လဲတွင်ရက်ပဲမလိုက်ပဲဝင်လေထွက်လေဖြစ်မှုသင်္ချာရနာတိပြတော့မှုအဲ့နှုတ်ကမ်းပြပါတာစိတ်ကကပ်ပြီးတော့စိုက်ထားပါစက်ပြီးလေချောင်းလေးကိုသာစက်ပြီးကြည့်နေကြည့်နေလိုက်လို့ချင်းအဲ့ဒီနေရာမှာကပ်ပြီးတော့နမိတ်ကပေါ်ခဲ့ရင်တော့အဲ့ဒီနမိတ်ပေါ်တော့ဘာဝနာစိတ်ဒီအလိုလိုပြောင်းသွားလိမ့်မပြောင်းရဘူးဆိုလို့ရှိရင်တော့ယောဂီကအဲ့ဒီဝင်လေထွက်လေအပေါ်မှာသိဉ္ဇောင်ကပ်ပြီးတော့ရှင်ဘွားရာကနေဒီနမိတ်ကမပြုတ်ပြန်ဖဲတဏှာကြီးလောက်အထိဇက်တိုက်တည်နေပြီထိုင်နေတဲ့ဒီနမိတ်ကပေါ်နေပြီဆိုလို့ချင်းတော့မိမိကပြောင်းပြီးတော့ကတ်ကြည့်ပါပြောင်းကတ်တဲ့အချိန်ကမှနမိတ်ရှင်ရင်ရှင်တဲ့နောက်တော့မလိုက်ပဲတို့ရင်လဲတို့တဲ့နောက်တော့မလိုက်ပဲတိမှုသင်္ချာရနေရာကနေစောင့်ပြီးတော့ဒီနမိတ်ကလေးအပေါ်မှာဘာဝနာစိတ်ကလေးညီဝအောင်ကတ်တာအဲဒီလိုကတ်ထက်လိုက်မယ်ဆိုလို့ချင်းတော့ဒီနမိတ်ဒီပေါ်စားမှမိကိုရောင်လို့ညစ်ထက်ထက်ညာတော့အဖြစ်ဖြစ်တတ်တယ်အဲ့ဒီညစ်တတ်တာအယောင်အပေါ်ကနေဘာဝနာစိတ်ကလေးကညောဆံကပ်ပြီးထားလိုက်ရင်တဖြည်းဖြည်းစိတ်လိုက်လို့ဆွဆွဖြူသွားမယ်ဝါခွန်ဆိုင်လို့ဆွဆွဖြူသွားလိုက်အဲ့ဒီလိုဝါခွန်ဆိုင်လို့ဆွဆွဖြူလာပြီဆိုလို့ရှိရင်တော့ဥက္ကနမိတ်ဖြစ်ကူးသွားပြီအဲ့ဒီဥက္ကနမိတ်အပေါ်မှာဘာဝနာစိတ်ကညောဆံကပ်ပြီးထားနိုင်မယ်ဆိုလို့ရှိရင်တော့တဖြည်းဖြည်းနဲ့ဒီနမိတ်ဒီပဋိဘာဂဘက်ကိုကူးသွားလိုက်ပရိဘာဂဆိုတာကတော့ဖြူရကနေကျင်းလင်းတောက်ပပြီးတန်ရှင်းသွားတဲ့နမိတ်ကိုပရိဘာဂနမိတ်လို့ခေါ်တယ်။ထိုပရိဘာဂနမိတ်ဘောကိုအာယုံကပြောင်းပြီးကတ်သွားလိမ့်။နမိတ်ကလည်းကျင်းလင်းပြတ်သားလာလိမ့်။အဲဒီလိုပြတ်သားလာလို့ချင်းလေးအောင်ကြီးစွမ်းအထိကလည်းပြုံးပြုံးပြတ်တလဲလဲတောက်ပလာလိမ့်။အလေးအောင်တွေကလည်းအားကောင်းလာပြီးနမိတ်ပေါ်မှာလည်းဘာဝနာစိတ်ကတဏှာကြီးတဏှာကြီးစသည်ဖြင့်ညောဆောထားထားလို့ရပြီဆိုရင်တော့ထိုပုဂ္ဂိုလ်သည်ဘာဖြစ်လာလဲ။ဗမာတိတော့ခိုင်းလာပြီးဇံဘက်တော့တဖြည်းဖြည်းနီးလာပြီနော်။လီလာပေးမယ်လို့ဒီနေရာမှာနည်းနည်းလေးထပ်ပြီးတော့တတိပေးရမယ်အချက်တခုတော့ရှိနေတယ်အဲ့ဒီနမိတ်ကိုမကစားရဘူးနမိတ်ကိုကစားရင်တော့ဘာဖြစ်တယ်ဇံမရနိုင်ဘူးဘိကြဝိသေပပဲနော်နမိတ်ကိုကစားတယ်ဆိုတာကတော့ဒီနမိတ်ကိုလွတ်ကြည့်ဥပမာမိမိကအိမ်ကိုလွတ်ကြည့်ဒီနမိတ်ကသူကအလင်းအဖြူချောင်းကြီးကတန်းပြီးလင်းအောင်ကြီးအတန်းကြီးကတော့တတ်ရံကုန်ကိုလွတ်ကြည့်ကျွေးရကုန်ပြားလွတ်ကြည့်စသည်ဖြင့်ဘယ်ဘုပဲလွတ်လွတ်လွှင့်ရင်သွားတတ်အဲ့ဒီလိုသွားခဲ့ရင်တော့ဘာဖြစ်လဲနမိတ်ကိုကစားနေတဲ့အတွက်အာနာပါနမှာနမိတ်ကိုတိုးဝအောင်ပြုလုပ်ခြင်းဒီဘာအကျိုးမှမရှိဘူးလို့ဝိသုဒ္ဓိတဲ့အထက်ကရာမှာအတိအကျအညှိထားတယ်ဘာအကျိုးမှမရှိဘူးဆိုတာကတော့မိမိတို့မျှော်လင့်တောင့်တနေတဲ့သမာဓိဇန်ဆိုတဲ့အကျိုးဘယ်လိုမှမရနိုင်ဘူးနမိတ်ကိုတော့မကစားရဘူးအာနာပါနမှာနမိတ်ကိုတိုးဝအောင်လည်းမလုပ်ရဘူးနမိတ်ကိုကစားခဲ့ရင်ပရိသမီတာမဲ့ပါဠိတော်ကြီးမှာကတော့ဗိဒ္ဓဝိသေပဆိုပြီးဒီလိုသတ်မှတ်ထားတယ်ဣဇ္ဇဒဘက်ကိုလှည့်ပြီးတော့ဒီနမိတ်ချောင်းကိုလွတ်လိုက်လို့ရှိရင်ဣဇ္ဇဒဘက်ကိုဒီနမိတ်ချောင်းကဝင်သွားခဲ့ရင်လည်းဣဇ္ဇဒဝိသေပအဲဒါ ဝိကေမဆိုတာကစိတ်ကြီးပြန့်လွင့်နေတာကိုပြောတာနမိတ်ဆောင်ကအပြင်လွတ်နေရင်စိတ်ကဘာဝနာစိတ်ကအပြင်နမိတ်ဆောင်ဘက်ကိုပြန့်ပြီးတော့ဆက်သွားတယ်အတွင်းဘက်ကိုဒီနမိတ်ဆောင်သွင်းလိုက်လို့ရှိရင်လည်းအတွင်းဘက်ကိုစိတ်ကဘာဝနာစိတ်ကပြန့်ပြီးတော့ဝင်သွားတယ်စိတ်ကအဲ့ဒီလိုပြန့်လွင့်နေခဲ့မယ်ဆိုလို့ရှိရင်မိမိတို့ပြောလဲတောင်းတအနေနဲ့ဒီဇန်တရားကိုဘယ်လိုမှမရနိုင်ဘူးဆိုပြီးဒီလိုသတ်မှတ်ထားတယ်ဒါကြောင့်ဒီနမိတ်ကိုတော့အတွင်းဘက်လည်းမသွင်းနဲ့အပြင်လည်းလိုက်ပြီးမထုတ်ဘူးအတွင်းအပြင်ကိုမသွင်းမထုတ်ဖဲနဲ့ဝင်ရင်ထွက်ရင်ချင်းမှုသင်္ချာရတနည်းအားလောက်မှသာဘာဝနာစိတ်ကညီမစွာကပ်ပြီးတော့ကြိုးစားမှဖြစ်သို့တော့ဒီနေရာမှာနည်းနည်းလေးပြောဖို့ရင်ပြန်သွားတဲ့အချက်ကလေးတစ်ခုတော့နည်းနည်းထပ်ပြောမယ်နော်အဲ့ဒီနမိတ်မပေါ်ခင်စัจ जा လေးမှာယောဂီသူတော်ကောင်းသန္တာမှာဘာဖြစ်တတ်တယ်လို့မေးရင်တော့ဝင်ရင်ထွက်ရင်တစ်ခါတလေပျောက်သွားတတ်နော်ဝင်ရင်ထွက်ရင်ကမထင်မရှားဖြစ်နေတတ်အဲ့ဒီလိုမထင်မရှားဖြစ်နေပြီဆိုလို့ရှိရင်ထိုယောဂီသူတော်ကောင်းကဝင်လေထွက်လေရှိနေတယ်လို့သာအာယုံယူပြီးတော့အဲ့ဒီဝင်လေထွက်လေသင်ဖို့သင်ချရနေရာလေးမှာသာစိတ်ကလေးကတ်ထားဝင်လေထွက်လေပျောက်သွားတဲ့အတွက်သင်ရှားအောင်ဆိုပြီးတော့တက်တက်တော့မကြိုးစားနိုင်နဲ့ကြိုးစားနိုင်ရင်သမာဓိပြတ်သွားလိမ့်ရှိတယ်လို့အာယုံယူရမယ်ဆိုတာကဘယ်လိုသဘောလဲလို့မေးရင်တော့ဒီဝင်လေထွက်လေချုပ်ငိမ့်နေတယ်ဆိုတာကတော့မေ့မျောနေတဲ့ပုဂ္ဂိုလ်များမှလည်းဝင်လေထွက်လေချုပ်ငိမ့်တတ်တယ်အမိဝမ်းတဲ့ပရိသတ်ကြီးဒီနေ့အမိဝမ်းနေရှိတဲ့ပုဂ္ဂိုလ်တွေတန်တာမှလည်းဝင်လေထွက်လေချုပ်နေတတ်တယ်မရှိဘူးသရုဏဇံဆိုင်ပြီးဆိုလို့ရှိရင်လည်းသရုဏဇံဝင်စားနေတဲ့ပုဂ္ဂိုလ်တန်တာမှဒီဝင်လေထွက်လေမရှိဘူးနိရောဓသမဘဝင်စားရင်လည်းနိရောဓသမဘဝင်စားနေတဲ့ပုဂ္ဂိုလ်တန်တာမှဝင်လေထွက်လေမရှိဘူးတဝါတုကပြမကြီးရောက်သွားလို့ရှိရင်လည်းပြမကြီးရောက်နေတဲ့ပုဂ္ဂိုလ်ရဲ့တန်တာမှလည်းဝင်လေထွက်လေမရှိဘူးရင်းနေနေတဲ့ပုဂ္ဂိုလ်တွေတန်တာမှလည်းဝင်လေထွက်လေမရှိဘူးအဲ့ဒီလိုဝင်လေထွက်လေမရှိတဲ့ပုံကိုယ်ကြီးအမျိုးမျိုးရှိတဲ့အ낵ကငါဒီအဲ့ဒီဝင်လေထွက်လေချုပ်ငိမ့်နေတဲ့ပုံကိုယ်စီးနေတဲ့မှာမပါဘူးငါရဲ့တတိသမารိအားနဲ့မှုကြောင့်နာလင်ဒီဝင်လေထွက်လေကိုမတွေ့ရခြင်းဖြစ်တယ်လို့ဝင်လေထွက်လေသိမှုသင်္ချာရနေရာလေးမှာသာဘာဝနာစိတ်ကိုညီဝတ်စွာကပ်ပြီးထားလိုက်ရင်မကြမီဒီလေလေးကိုပြန်တွေ့လေအဲ့ဒီလေကိုတွေ့ပြီးနဲ့ဒီဇိုင်းနဲ့တက်နမိတ်ချောင်းလေးစပြီးများတော့အပြင်ပေါ်တတ်ပါတယ်အဲ့ဒီနမိတ်ပေါ်လာပြီဆိုလို့ရှိရင်လည်းခொနဲ့ကပြောခဲ့သည့်အတက်ဒီနမိတ်ကခိုင်းလိုက်ရင်နမိတ်ပေါ်မှာဘာဝနာစိတ်ကိုကြောင်းပြီးကတ်လိုက်ရင်ဖြူဝါကနေကြည်ကြည်လာရကနေပြီးတော့တဖြည်းဖြည်းအလေးနေပြောပြောပြတလက်လက်ထွက်လာပြီးဆိုရင်ထိုရောက်ပြီးသူတော်ကောင်းကအဲ့ဒီဒိဋ္ဌံပြီးထိုင်တော့နော်ဒိဋ္ဌံပြီးထိုင်နေဆိုတာကတော့ဦးဇင်းတို့တဏှာကြီးဒီအာနာပါနပရိဘာကနမိတ်မှာဘာဝနာစိတ်ကြီးညီဝတ်စွာကတ်ပြီးကြီးနေပါစေလို့ဒီလိုဒိဋ္ဌံကြည့်တဏှာကြီးရရဲ့နှစ်နာရီဒိဋ္ဌံကြည့်အဲ့ဒီလိုဒိဋ္ဌာနဲ့အတိုင်အောင်မြင်မှုတွေရပြီကြိုးစားမှုတွေရပြီကြိုးစားလို့အောင်မြင်မှုတွေရပြီဆိုရင်အနည်းဆုံးလင်းကားဖြေတိုင်းလောက်တော့ဆက်လက်ပြီးကြိုးစားကြည့်ပါ။ဘာကြောင့်လဲ။အာဠိကံမိကအာထုဇ္ဇပုဂ္ဂိုလ်များဒီဝင်စားမှုများရမယ်၊ရှင်မြင်မှုနေရမယ်ဆိုပြီးတော့ဒီလိုအထက်ကရာများမှာသတ်မှတ်ချက်ပေးထားတယ်။ဉာဏ်ဝင်စားတဲ့လုံငန်းရက်ကိုခမများများပြီးတော့ပါ။ဉာဏ်ငါကိုရှင်မြင်နေတဲ့လုံငန်းရက်ကိုတော့ခဏနဲ့လောက်ပါလို့ဒီလိုသတ်မှတ်ထားတယ်။အဲ့ဒါကြောင့်နိုင်ငံတွေကိုမဆင်ကျင်သေးပဲဒီဇံဝင်စားမှုလုပ်ငန်းရပ်ကိုသာစူးစမ်းကြည့်ပါအဲ့ဒီလိုဝင်စားတဲ့အပိုင်းမှာဒီတဏှာကြီးဒိဋ္ဌိရဲ့တဏှာကြီးအတွက်မှမြည်သည့်အတန်ကုန်မြတ်မကြတော့ဘူးဆိုရင်သိကောင်းပြီရားနေသေးတယ်ဆိုရင်တော့မိမိရဲ့တမာတိစွမ်းအားဒီဒီဂရီနည်းနည်းညော့နေသေးတယ်မကြတဲ့အစဉ်အထိရအောင်ဆက်လက်ပြီးစူးစမ်းကြည့်ပါအဲ့ဒီလိုစူးစမ်းလိုက်လို့အောင်မြင်မှုတွေကရပြီဆိုရင်တော့၄၅၀ကျင်းလောက်ဒိဋ္ဌိနဲ့အောင်မြင်ပြီဆိုလို့ရှိရင်တော့နောက်ဆုံးအကြိမ်လောက်မှာပေါ့မိမိရဲ့နှလုံးအိမ်ဟရိယဟုတို့ရှိရဘက်တော့စမ်းမြော်ပြီးစိတ်ကလေးစိုက်ကြည့်လိုက်ရင်အဲ့ဒီမှာဇိုင်းကငါးပါးထင်ရှားနေတတ်ပါတယ်နော်ဇိုင်းကငါးပါးကဝိတ္တအာနာပါနခொနကကြည်လင်နေတဲ့နမိတ်ကိုတော့အာနာပါနပရိဘာကနမိတ်လို့ခေါ်ပါတယ်အဲ့ဒီအာနာပါနပရိဘာကနမိတ်အာယုံပေါ်တော့စိတ်ကိုရှေ့ရှုသင်ပေးခြင်းသဘောဒါကဝိတ္တဝိဇာရအာနာပါနပရိဘာကနမိတ်အာယုံကိုထက်ခါထက်ခါသုံးသပ်ဆင်ခြင်နေခြင်းသဘောပိဋိအာနာပါနပရိဘာကနမိတ်အာယုံကိုနှက်တဲ့နေခြင်းသဘောဒုက္ခအာနာပါနပရိဘာကနမိတ်အာယုံဤအရတာကိုချမ်းသာတာခံစားနေခြင်းသဘောဣဒ္ဓကတအာနာပါနပရိဘာကနမိတ်အာယုံတခုတည်းပေါ်သို့စိတ်ကြောက်စီနေနေခြင်းသဘောဆိုပြီးတော့သဘောတရား၅ခုဇိုင်းက၅ပါးအဲ့ဒီဇိုင်းက၅ပါးတို့ရဲ့အပေါင်းကိုဇန်လို့ခေါ်ပါတယ်ဒီတော့ဒီနေရာမှာနည်းနည်းလေးတော့တတိပေးရအောင်နော်ဉာဏ်ဆိုတဲ့အတိုင်းမိုးပေါ်ပြန်လာကိုဉာဏ်လို့သွားပြီးမထင်ကြနဲ့နော်မိုးပေါ်ပြန်နေတဲ့သဘောကတော့အဘိညာဉ်ရဲ့အစွမ်းအားဖြစ်ပါတယ်နော်ဒီတော့ဇာယပြီဆိုလို့ချင်းမိုးပေါ်ပြန်နိုင်မလားဆိုပြီးတချို့ကငေါ့တတော်နဲ့မေးတတ်ကြ ဒါဆိုရက်ဒီကလုံးရဲ့အဓိပ္ပာယ်ကိုလေဒီရောပြကရှင်းရှင်းလေးနဲ့ဘာသာပြန်ထားတိုက်ဆိုင်စူးစူးအထူးမြဲမြံရှုအာတန်ဆန်းဟုခေါ်ကြတာတိုက်ဆိုင်စူးစူးအထူးမြဲမြံရှုအာတန်နေကိုယ်ကအာနာပါနပရိဘာကနမိတ်ဒီနမိတ်ကလေးပေါ်နဲ့ဆန်းစူးစူးတိုက်ဆိုင်နဲ့မြဲမြဲမြံမြံရှုလို့ရနေတဲ့စွမ်းအင်ကိုဇန်လို့ခေါ်နေတာဘာဖြစ်လို့လဲဒီစွမ်းအင်ကဆန့်ကျင်ဘက်နိရဏဇတ်တဲ့ကိလေသာအမြေจิตတွေကိုလောင်မြိုက်အောင်မီးရှုပ်ပစ်နိုင်တဲ့စွမ်းအားတွေရှိနေတယ်။ဆန့်ကျင်ဘက်နိဗ္ဗာန်ကိလေသာတွေကိုခွာထားနိုင်တဲ့စွမ်းအားရှိ။ဒါကြောင့်သူတို့ကဉာဏ်လို့ခေါ်ပါတယ်။ကောင်းငင်ပြန်နေတဲ့သဘောကတော့ခုနကအဘိညာဉ်ရဲ့စွမ်းအားပဲ။အဲ့ဒီအဘိညာဉ်ကိုလိုလတ်တောင်းတာတဲ့ရင်တော့ကတိုင်း7ပါးကတိုင်းတစ်ပါးတစ်ပါးမှာတမဘာ7ပါးဝင်စားပြီးတဲ့အချိန်ကကြတော့မှ34မျိုးသောအချင်းအားဖြင့်ဘာဝနာရှိကိုမြင်ဝတ်စွာဆုံးဆုံးမှပြီးတဲ့အခါဒီအဘိညာဉ်ဘက်ကုလို့ကကုနိုင်တယ်။ကုပြောနေတာကတော့အဲ့ဒီအဘိညာဉ်လိုက်မဟုတ်ပါဘူးနော်။ဒါကြောင့်ဇန်နဲ့အဘိညာဉ်ကိုကွဲအောင်မှတ်ထားတတ်ဖို့လေလိုတယ်။ကဲကောင်းပြီ။ဒါတော့ဒီဇန်အင်္ဂါ၅ပါးထင်ရှားပြီဆိုလို့ရှိရင်တော့အဲ့ဒီအခါမှာယောဂီသူတော်ကောင်းကမလုပ်ရမလဲ။ဝတိဘော၅တန်နိုင်နေအောင်တပံဒီပရမဇန်တမာတိကိုလက်ကျင်ပေးရတယ်။ဝတိဘော၅တန်နဲ့မှာဦးဇင်းတို့အာဝဇနဝတိနဲ့သစ္စာဝကနဝတိဆိုပြီးတော့ဇန်အင်္ဂါကိုဆင်ကျင်တဲ့ဝတိဘော၂ခုရှိနေတယ်။အာဝဇနဝတိဆိုတာကတော့ဦးဇင်းတို့ဇာတုံးအရာမနောဒရဝဇန်ပေါ့။ဒီဇာင်္ဂါတွေကိုပြန်ဆင်ကျင်တဲ့အချိန်ကမှာမနောဒရဝဇန်ဇော9ကြိမ်လို့ခေါ်ဆိုအပ်တဲ့ကာမဝဆရမဟာကုသိုလ်ဇောဝိတိစိတ်အစဉ်နဲ့ပြန်ပြီးဆင်ကျင်လာဖြစ်ပါတယ်။ဒါကတော့ပုသိုလ်ရှင်တဲ့သိက္ခာတွေအတွက်ပြောတာနော်။အဲဒါအဲဒီဇာအင်္ဂါတွေကိုပြန်ဆင်ကျင်နေတဲ့ဇောဝိတိစိတ်အစဉ်နဲ့မှာမနောဒရဝဇန်နဲ့လည်းဆင်ကျင်လို့ရတယ်။မဟာကုသိုလ်ဇောဝိတိစိတ်အစဉ်တွေနဲ့ပြန်ပြီးဆင်ကျင်နေလည်းဆင်ကျင်လို့ရတယ်။အဲဒီမှာမနောဒရဝဇ္ဇနဲ့ဆင်းရဲတိုင်းနဲ့စွမ်းအားကိုတော့အာဟုဇနဝတိမဟာကုသိုလ်ဇောတိနဲ့ပြန်ပြီးဆင်းရဲတိုင်းနဲ့စွမ်းအားကိုတော့ပိဇဝကနဝတိဆိုပြီးတော့ဒီလိုဝတိနှစ်ခုခွဲထားတယ်။နောက်တစ်ခုအဋ္ဌိဌာနဝတိတဏှာယိဒိဋ္ဌာယိတဏှာယိဝဇ္ဇနှစ်အောင်လေးပြ။တဏှာယိဒိဋ္ဌာယိတဏှာယိဝဇ္ဇလို့ရအောင်လေ့ကျင့်ထားရတယ်။သမာဝိဒနာဝတိအလိုရှိတဲ့အချိန်ကမှချက်ချင်းဝဇ္ဇလို့ရအောင်လေ့ကျင့်ထားရတယ်။ဘုဒ္ဓနာဝတိအလိုရှိတဲ့အချိန်ကမှချက်ချင်းထလို့ရအောင်လေ့ကျင့်ထားရတယ်။အဲ့ဒီဝတိဘော၅တန်နိုင်နေအောင်ဒီပရမဇန်တမာတိကိုလေ့ကျင့်ကြည့်ပြီးဆိုရင်ထိုရောပြီသူတော်ကောင်းကဒုတိယဇန်ကုလောကကုနိုင်တယ်။ဒုတိယဇန်ကတော့ဦးဇင်းတို့ဝိတက်ကဒီအာနာပါနပရိဘာကနမိတ်အာယုံဘောသောစိတ်ကိုရှေ့ရှုတင်ပေးနေရတဲ့သဘောဝိဇာရကတော့ဒီအာနာပါနပရိဘာကနမိတ်အာယုံကိုထပ်ခါထပ်ခါသုံးသပ်ဆင်ခြင်နေရတဲ့သဘောဖြစ်တော့မတင်ရဘဲနဲ့ဒီစိတ်ကလေးဒီညဝတ်စွာကပ်ပြီးဒီနေမယ်မစင်ညာဘဲနဲ့ဒီစိတ်ကလေးဒီမသုံးတာဘဲနဲ့ဒီစိတ်ကလေးဒီညဝတ်စွာကပ်ပြီးတော့ဒီဘာဝနာအာယုံအာနာပါနပရိဘာကနမိတ်အာယုံနဲ့ကပ်ပြီးဒီနေမယ်ဆိုရင်တော့သိကောင်းမှာပဲတင်ပေးနေရတယ်ဆိုတာကလုပ်ငန်းခွင့်ဘက်ကပြန်ကြည့်လို့ရှိရင်ကြောင်းကြမှုတစ်ခုဖြစ်နေနော်သုံးပတ်နေရတာကလည်းကြောင်းကြမှုတစ်ခုဖြစ်တယ်ဒီနည်းအားဖြင့်တော့ဉာဏ်တတ်မှုသမာဓိစွမ်းအားကိုလွတ်လပ်တောင့်တနေတဲ့ယောဂီသူတော်ကောင်းအဖို့ဒီတင်ပေးနေရတဲ့လုပ်ငန်းရသုံးတန်နေရတဲ့လုပ်ငန်းရဒီကကျန်းတန်းတဲ့အမှုရာသဘောဖြစ်နေ။အဲဒီလိုကျန်းတန်းနေတဲ့အမှုရာသဘောဖြစ်တာကအကြောင်းတစ်ခု။နောက်တစ်ခုဒီပရမဇန်သမာဓိဒီတဖန်ပြန်ပြီးကြည့်လိုက်တဲ့အချိန်ခါကျတော့နိဝရဏဆိုတဲ့ယန္တုတွေနဲ့လိကနေ။နိဝရဏဆိုတဲ့ယန္တုတွေကဘယ်ခါမှငြိမ့်သွားတယ်လို့မင်းတော့ဒီပရမဇန်သမာဓိမဆိုင်ဘူးဥပ္ပဇ္ဇရသမာဓိနည်းနည်းအခိုက်ရောက်ခါမှနိဝရဏတိကခွာကြသွားတယ်နော်နိဝရဏဆိုတာကတော့ကာမိဇန္တနိဝရဏပြာပဒနိဝရဏစတဲ့လောဘဒေါသမောဟစတဲ့ကိလေသာညာတို့တွေကိုပြောလို့ရင်ဖြစ်ပါတယ်အဲ့ဒီကိလေသာညာတို့တွေကပရမဇန်သမာဓိရဲ့ဥပ္ပဇ္ဇရသမာဓိအခိုက်လောက်ရောက်ခါမှဝေးကွာသွားခြင်းဖြစ်အဲ့ဒီလိုနိဝရဏဆိုတဲ့ညာတို့နဲ့နိဂတ်တဲ့ဆိုတော့ဥပဇ္ဇရသမာဓိနဲ့ဒီအပ္ပနာသမာဓိခေါ်တဲ့ပရမဇ္ဇံသမာဓိနဲ့ဟာအမတန်နိဂတ်နေတဲ့သမာဓိချင်းဖြစ်တော့နိဝရဏဉာဏ်သူနဲ့လည်းအမတန်နိဂတ်နေတယ်လို့ဆိုလိုပါတယ်။ဒါကြောင့်ဒီပရမဇ္ဇံသမာဓိဟာနိဝရဏဆိုတဲ့ဉာဏ်သူနဲ့နိဂတ်ထားတဲ့တကြောင်ဝိတဝိဇ္ဇရဇံငါတို့ကယုံရင်ကျန်တာလည်းတကြောင်ဒုတိယဇံသမာဓိတော့လည်းငြိမ်သက်မှုစွမ်းအားမရှိတာကတကြောင်ဒီအကြောင်းလေးတွေကိုသင်ခြင်းပြီးတော့ပရမဇ္ဇံသမာဓိကိုအလိုမရှိတဲ့စိတ်ထားဒုတိယဇာတမာတိကိုလိုလားတောင်းတနေတဲ့ဒီစိတ်ထားဖြင့် အာနာပါနပရိဘာကနမိတ်အာယုံနဲ့ဘာဝနာစိတ်ကိုညီဝတ်စွာကပ်ပြီးထားလိုက်ပြီးဆိုရင်ဘာဖြစ်လာမလဲ။အဲဒီအချိန်ကမှဝိတ္တဝိသရပြုတ်သွားတဲ့ပြုတ်သွားရင်လည်းယောဂီသူတော်ကပရမသတ္တမတိကိုဝိနိဘောငါတာနိုင်ခြင်းအောင်လေ့ကျင့်ထားပြီးဖြစ်နေတဲ့အတွက်ဝိတ္တဝိသရပြုတ်ရင်ပြုတ်ပြီဆိုတော့ယောဂီကသိသွားနော်။ဝိနေဝိသရပြုတ်ရင်ဒီဒီဒုက္ခဣင်္ဂကရာခေါ်တဲ့အခိုင်ကသုံးပါသင်္ချာနေလိမ့်မယ်။အဲဒီဒီဒီဒုက္ခဣင်္ဂကရာခေါ်တဲ့အခိုင်ကသုံးပါပါဝင်နေတဲ့ဇံကိုတော့ဒုတိယဇံလို့ခေါ်ပါတယ်ဒါကတော့သုတ္တကအနည်းပဲနော်။အဲဒီဒုတိယဇံပမာတိကိုလည်းဝတိဘောငါတာနိုင်နေအောင်ပြန်ပြီးသိကျ။သိကျတော့အောင်မြင်မှုရပြီဆိုရင်တော့တတိယဇံကုနိုင်တယ်။တတိယဇံကုတော့မဲ့ပုဂ္ဂိုလ်ကလည်းဒီအာနာပါနဇံကိုအရှင်တိုင်းကပရမေဇ္ဇဒုတိယဇံအတိဝင်စားဝင်စားပြီလေဒီဒုတိယဇံကိုတဏှာကြီးကဝင်စားပြီတဲ့အခါဒုတိယဇံမှာထပ်ပြီးရယ်ဆိုယောဂီသူတော်ကောင်းကမလုပ်ရမလဲဒုတိယဇံရဲ့အပြစ်ကိုရှင်းရတယ်တတိယဇံကိုအလိုရှိတဲ့စိတ်ထားလေးမွေးဖြူပေးရဒုတိယဇံမှာဘာအပြစ်တွေရှိလဲလို့မေးတော့အဲ့ဒီမှာပိဋိဆိုတဲ့ဉာဏ်တို့တစ်ခုရှိတယ်ပိဋိကဒီအာနာပါနပရိဘာကနမိတ်အာယံကိုနှိမ့်ပြနေတဲ့သဘောဖြစ်တော့နှိမ့်ပြဖို့အားကောင်းလာရင်စိတ်လှုပ်ရှားမှုတစ်မျိုးမဖြစ်ဘူးလားဖြစ်နေ။ဘုဒ္ဓဘုရင်ဝန္တဖို့တွေကတိတ်များလာပြီဆိုရင်စိတ်တည်းကမငြိမ်တော့ဘူးဆုချနာတဲ့။ဒါကြောင့်ဒီပိဋိဟာလဲဒုက္ခအကြခါခေါ်တဲ့ဇိုင်းကနှစ်ပါးနဲ့ပြည့်စုံနေတဲ့တတိယဇံပမာတိလောက်လဲမငြိမ်တဘူး။ပိဋိပါနေတဲ့ဒုတိယဇံဒီတတိယဇံလောက်လဲမငြိမ်တဘူး။ဒီပိဋိဟာလဲပထမဒီပိဋိဒုက္ခအကြခါခေါ်တဲ့ဒုတိယဇံဟာလည်းပထမဇံဆိုတဲ့ယန္တုနဲ့နိဂတ်တယ်။ယန္တုနဲ့နိဂတ်တယ်ဆိုတာကတော့ပထမဇံဘက်ကိုအချိန်ပြည့်ပြန်ပြီးရှင်းပြသွားနိုင်တယ်လို့ဆိုလိုပါတယ်။ဒါကြောင့်ဒီပထမဇံတမာတိကိုဒုတိယဇံတမာတိကိုအလိုမရှိတဲ့အစိတ်ထား၊တတိယဇံတမာတိကိုလိုလားတောင့်တတဲ့အစိတ်ထားဖြစ်ဒီအာနာပါနပရိဘာကနမိတ်အာယုကိုစိုက်တာကြည့်နေ။ဝင်နေထက်နေလို့သွားပြီးမမှတ်လိုက်ဘူး။မှတ်လိုက်ရင်များသောအားဖြင့်ဥဒ္ဒဝိစ္စရာပြန်ပြန်ပြီးဝင်လာတတ်တယ်နော်။မမဘဲနဲ့ဘာဝနာစိတ်ကလေးကိုမြေဝဆောတတ်ပြီးစိုက်ထားလိုက်ရင်ပိဋိပြောက်ထွက်သွားမယ်။ပိဋိပြောက်ရင်ဖန်ကြမလဲ။ဒုက္ခဣဇ္ဇဂရာခေါ်တဲ့ဇိုင်းကနှစ်ပါးရှာမယ်။ဒုက္ခဣဇ္ဇဂရာခေါ်တဲ့ဇိုင်းကနှစ်ပါးနဲ့ပြည့်စုံနေတဲ့ဒီဇံကိုတော့တတိယဇံလို့ခေါ်ပါရဲ။ဒုတတိယဇံတမာတိကိုလည်းဝတိဘောင်္ဂတနိုင်နေအောင်လေ့ကျင့်ပြီးတဲ့အချိန်ခါမှာသရုပ်သာဇံကုလောကကုနိုင်တယ်။ကုကျင်တဲ့ယောဂီတော်ကောင်းကလည်းဒီအာနာပါနပရိဘာကနမိတ်ကိုအာရုံယူပြီးတော့တမာတိပြန်ထူတော့ပရမဇန်တမာတိဒုတိယဇန်တမာတိအစဉ်အတန်းဝင်စားလာပြီးတတိယဇန်တမာတိမှာတဏှာကြီးလောက်တော့နေရတဏှာကြီးလောက်နေပြီးတဲ့အချိန်ခါမှာဒီတတိယဇန်မှာထပြီးတော့ဒီတတိယဇန်မှာရှိနေတဲ့ဒုက္ခခေါ်တဲ့ဇိုင်းငါရဲ့ယုံရင်ကျန်တဲ့သဘောကိုရှင်းရဒီဒုက္ခဒီချမ်းသာတယ်ဆိုရင်လည်းရတော့အပြင်စိတ်ဓာတ်တွေမလှုပ်ရှားဘူးလားလှုပ်ရှားတတ်သေးတယ်နော်ချမ်းသာနေဒီချမ်းသာဒုက္ခအပေါ်၌လိုလားတတ်မဲ့တတ်တဲ့တဏှာဆိုတဲ့ယန္တုကလည်းတော်တော်လေးနိဂတ်နေတယ်ဒါကြဒီတတိယဇံဒီသရဒဇံလောက်ဥပ္ပဒါဣဒ္ဓကတာခေါ်တဲ့ဇိုင်းကနှစ်ပါးနဲ့ပြည့်စုံနေတဲ့သရဒဇံတော်လည်းမငြိမ်တတ်ဘူး။ဘိုးရွင့်ရင်ကနေတဲ့သရဒဇံတမာတိကိုအလိုရှိတဲ့စိတ်ထားဒုက္ခကိုအလိုမရှိတဲ့စိတ်ထားဖြင့်ဒီအာနာပါနပရိဘကနမိတ်အာယုံကိုစိုက်ပြီးကြည့်နေကြမယ်ဆိုလို့ရှိရင်တော့ဘာဖြစ်မလဲ။ဒုက္ခပြုတ်ပြီးတော့ဥပ္ပဒါဣဒ္ဓကတာခေါ်တဲ့ဇိုင်းကနှစ်ပါးနဲ့ပြည့်စုံနေတဲ့သရဒဇံတမာတိကိုစိုက်သွားလိမ့်မယ်။နော်။ဒီချက်ကိုညီရပြီးတော့အဲ့ဒီလိုညီရပြီးတော့အထက်ကရကဘယ်လိုဖွင့်တာလဲအေဟောဟုတ်တာနာအတ္တတပဋ္ဌာနာဝတေနသိက္ခာတောအတ္တတပဋ္ဌာနာနိမိတ်တေသတ္တရိသန္တာနိဥပ္ပေသန္တိအဲ့ဒီလိုမြတ်စွာဘုရားဟောထားတဲ့နော်ဝင်လေထွက်လေတို့ဤအစွမ်းအပြည့်ဝင်လေထွက်လေတဲ့ပုံသတိပြကြအစဉ်အတိုင်းသိအောင်လေ့ကျင့်နေတဲ့သူတော်ကောင်းမှာအတ္တတပဋ္ဌာနာနိမိတ်ကြလို့ခေါ်ဆိုအပ်တဲ့အာနာပါနနမိတ်ကိုအာယုံယူပြီးတော့ဇန်လေးပါတော့ဖြစ်ပေါ်လာပါလိမ့်မယ်ဆိုပြီးတော့အထေရကဒီလိုရှင်းထားနော်အဲ့ဒီမှာဥစဉ်တော့သရုဒ္ဓဇန်ရဲ့အဓိကအချက်အချာအရေးအကြီးဆုံးမှတ်ကြောင်တစ်ခုကတော့သရုဒ္ဓဇန်ဆက်ရင်တော့အသက်မရှူခြင်းပဲဖြစ်ပါတယ်နော်အသက်ရှူနေသေးတယ်ဆိုလို့ရှိရင်တော့ဒုပုဂ္ဂိုလ်ဒီသရုဒ္ဓဇန်တမာတိကိုမဆိုင်သေးဘူးအဲဒီအသက်မရှူတော့ဘူးဆိုလို့ရှိရင်တော့ဒုပုဂ္ဂိုလ်ဒီသရုဒ္ဓဇန်တမာတိကိုတော့ဆိုက်သွားပြီလို့ဒီလိုမှတ်ကြောင်တင်ရသို့တော့ဒါကအဓိကအရေးကြီးတဲ့မှတ်ချက်တစ်ခုသာပြောတာကလူရင်းကတော့ဥပက္ခဣဒ္ဓကရာခေါ်တဲ့ဇိုင်းကနှစ်ပါးသင်္ကြန်ကြကြီးဖြစ်နေဖို့ဉာဏ်နေဖို့ကတော့လူရင်းဖြစ်နေတယ်။အဲဒီသရုဒ္ဓဇာတမာတိကိုလည်းဝတိဘောငါးတာနိုင်နေအောင်လေ့ကျင့်ပြီးလို့ရှိရင်သူရောက်ပြီသူတော်ကောင်းကဝိပဿနာကုသင်လည်းကုနိုင်တယ်။တော်တော်ဒီမြန်မာတစ်ဆင့်ကြံနေသေးတယ်။နောက်တစ်ဆင့်ကပါလဲ ပဒံဗျံကာယသင်္ခါရံအတ္တတိဂါမိတိသိက္ခတိပဒံဗျံကာယသင်္ခါရံပဒတိဂါမိတိသိက္ခတိယုံရင်ကြံတဲ့နေတဲ့ဝင်လေဖက်လေကိုငြိမ်းသောအောင်ငြိမ်းသောအောင်ကြည့်ရမယ်ဘယ်လိုကြည့်မလဲခொနကအတိုင်းကအရှိရဲ့အတူရဲ့အဇအလဲအဆုံးရဲ့ပြောင်းကျင်းနေလို့အာနာပါနပဋိဘာကနမိတ်ပေါ်လာပြီဆိုရင်သူနမိတ်အပေါ်မှာဘာဝနာရှိကညီဝဆိုကန့်ထားလိုက်ရင် အဲဒီလိုချုပ်ရင်းဒီအကြောင်းအောင်ကျင့်ပါကျင့်ရရင်တော့ဇန်လေးပါပေါ်လာပြီလို့ဒီလိုအထက်ကတတ်မှတ်ပြီနော်ဇန်လေးပါပေါ်လာတဲ့ယောဂီပြတော်ကောင်းကဝိပဿနာကိုကိုးကျင်တဲ့အရတ္တဘုဘောသွားကျင်တယ်ဆိုလို့ရှိရင်ဘာလုပ်ရမလဲပြုလို့ရမယ်လုပ်ငန်းခွင်ကိုမူလဗန္ဓာတအထက်ကမှအတိအကျဖွင့်ထားပါတယ်နော် သောဇာနာဝတိတဝအတ္တပတ္တပတ္တပတ္တဒေဝပရိက္ခဏာတိဇာနေဂာနိဝါယောဂီသူတော်ကောင်းကအဲ့ဒီအာနာပါနဇန်နေကိုပရမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်အတိပြန်ပြီးတော့အကျင့်တန်းဝင်စားလိုက်ဝင်စားပြီးတဲ့အချိန်ခါကျတော့မှဘာလုပ်ရမလဲဇန်ကတိပြန်ပြီးထားလိုက်ထားပြီးတဲ့အချိန်ခါကျတော့မှအတ္တတဖတ္တဒေဝပရိက္ခဏာတိဇာနေဂာနိဝါအတ္တတပတ္တတခေါ်တဲ့ဝင်လေထွက်လေတွေကိုလည်းပြန်သိသိလို့ကသိသိပါသို့မ ွက်လေလို့ခေါ်ဆိုအပ်တဲ့ယုံတရားတွေကိုစသိသိနေတဲ့ပုဂ္ဂိုလ်ဒီဝိပဿနာကိုကြည့်ရင်ဘယ်လိုကူရမလဲတတ္ထအာတတပတ္တကံမိကောဤမေအာတတပတ္တကံနေတိတာဟုတုနေတိတာဝုဒုနာမကရဇကယောကရဇကယောနဖသတ္တရိမဟာဗုဒ္ဓံဥပါဒရူပင်္ဆာတိအေဟောရူပံပရိက္ခနာတိဒီအာတတပတ္တဝင်လေထွက်လေတွေဟာဘာကိုပြီးဖြစ်နေတယ်လို့သူကလှမ်းကြည့်ရနော်အဲ့တော့ဝိနည်းထွက်လေဆိုတော့လေဒီဘက်မှာယောဂီသူတော်ကောင်းကပရမတ်ကိုကူရမှာဖြစ်တဲ့အတွက်အတ္တကပတ္တကကာယဖူဒီမှာဒီနေရာမှာသရဏဇံတမာတိအတိဝင်စားပြီးတဲ့အချိန်ကမှသောတမာတိမှာထပ်ပြီးတော့ဒီဝိနည်းထွက်လေကိုဖမ်းပြီးဓာလေးပါဆက်ရပါတယ်နော်။ဘာဖြစ်လို့ဓာလေးပါဆက်ရတယ်လို့ပြောနေရသလဲ။ဝိပဿနာဘက်မှာတမာတိဒီကောင်းစဉ်အခါမှာကမ္မထာ40ရှိတယ်ဆိုတာမှန်တယ်။ဒါပေမဲ့လို့ဦးဇင်းတို့တမထာဘက်ရောက်လာလို့သမာဓိတွေဝိနသမထဘိုင်းမှာကမ္မထ40ရှိတယ်ဆိုတာကအမှန်လေဒါပေမဲ့ဝိပဿနာဘိုင်းရောက်လာလို့ရှင်းရင်တော့ကမ္မထတွေ2မျိုးပဲရှိတယ်ယုတ်ကမ္မထနံကမ္မထဆိုပြီး2မျိုးရှိတယ်အဲ့ဒီ2မျိုးရှိတဲ့အ낵ကမြတ်စွာဘုရားကယုတ်ကမ္မထကိုဟောခဲ့ရင်ဘယ်လိုဟောလဲတထဘဂဝါရူပကမ္မထနံတထင်တော့ဒိဋ္ဌိပမနတိကာရဝတိနာဝဝိထာရမနတိကာရဝတိနာဝသလူဓာတုဝဝထာနာကတိတိတထထောယောကမထနံကမထနံမျိုးတို့တေဘဂဝါမြတ်စွာဘုရားတိရူပကမထနံယောကမထကိုကထေတောဟောပြပြသအဆုံးဆုံးမှတော်မူခဲ့သည်ရှိသောဒိဋ္ဌိပါမနတိကာရဝတိနဝအကျဉ်းနှလုံးသွင်းသည်အစွမ်းအဖြင့်တော်လကောဝိထာရမနတိကာရဝတိနဝအကျဉ်းနှလုံးသွင်းသည်အစွမ်းအဖြင့်တော်လကောသတုဓာတုဝဝထာနံသတုဓာတုဝဝထာကမထကိုကထေပြီးဟောကြားပြသအဆုံးဆုံးမှတော်မူမြတ်ဓမ္မတာဖြစ်ပေ၏ဒါကမူလဗဏ္ဍကအထက်ကရာပထမဆုံးစာမျက်နှာ280ပါဖွင့်ဆိုထားတဲ့ဖွင့်ဆိုချက်ဖြစ်ပါတယ်နော်ဒါကြောင့်ဦးဇင်းတို့ယောဂမထံကိုရှုခွင့်နဲ့ပတ်သက်ရင်ဘုရားရှင်ဒီဓကမထံအကျဉ်းရှုပွားနည်းဓကမထံအကျဉ်းရှုပွားနည်းဆိုတဲ့ဒီနှစ်နည်းတနည်းနည်းနဲ့ဟောတော့မူမြတ်ဓမ္မတာဖြစ်တယ်ဒီလိုဆိုရင်ယောဂီဘုရားကောင်းတို့ကယုတ်တွေကိုရှုခြင်းနဲ့ဆိုလို့ရှိရင်ဘာကိုရှုရမလဲဓကမထံရှုရတော့အကျဉ်းနည်းချက်ရင်အကျဉ်းနည်းနဲ့ရှုအကျဉ်းနည်းချက်ရင်အကျဉ်းနည်းနဲ့ရှုအဲ့ဒီရှုဘက်ကရှိနေတဲ့အတွက်ကိုအာနာပါနဝင်လေထွက်လေမှာလဲယောဂီတော်ကောင်းကယုတ်တရားကိုစသိသိနေတယ်ဆိုလို့ချင်းသူဝင်လေထွက်လေမှာဖမ်းပြီးတော့ဓာလေးပါဆက်ရအဲ့ဒီမှာဒွန်ကနေတဲ့ဝါယောဓာတ်ကိုအခြေခံပြီးတော့ဓာလေးပါဆက်ကြည့်ပါနော်ဒွန်ကနေတဲ့သဘောဒီနေရာမှာဖဏကလေကြောင်းဆိုတဲ့ပြညာကိုအာယုံမြူတော့ဘူးကိုကပရမတ်ကိုကူးတော့မယ်ဆိုလို့ချင်းတော့ဒွန်တဲ့ဓာတ်ကနေစပြီးအခြေခံကြည့်နော်ဝင်လေအထက်ရောက်အောင်တွန်းနေတဲ့သဘောထွက်လေအပြင်ရောက်အောင်တွန်းနေတဲ့သဘောအဲ့ဒီတွန်းတဲ့သဘောကလည်းအခြေခံနဲ့မာတဲ့သဘောပြောတဲ့သဘောကျန်းတဲ့သဘောချောတဲ့သဘောနေတဲ့သဘောပေါ့တဲ့သဘောအဲ့ဒီသဘောတွေမြန်လင်းမှာဝင်လာလိမ့် ဝိလာပြီဆိုလို့ရှိရင်ဘယ်ယောဂီသူတော်ကောင်းကဘူရတဲ့ဘောဣရတဲ့ဘောဆက်ကြည့်ဝိလေမှာယေဘုံညာအဖြစ်ဧတ္တတယ်ဆက်လီမှာမြတ်တော်အဖြစ်ဘူတတ်အဲ့ဒီဘူမှုအင်းမှုသဘောလေးတွေကိုလည်းဉာဏ်နဲ့မြင်အောင်ကြည့်နောက်တစ်ခုကျွန်းဘုံထောင်းဘုံထောင်းဘုံသဘောမြင်အောင်ကြည့်တော့နော်အဲ့ဒီထောက်ကန်နေတဲ့သဘောကိုမြင်အောင်ကြည့်ကြည့်ပြီးတဲ့အခါကျတော့မှယောရှိတဲ့သဘောဖွဲ့ရှိတဲ့သဘောကိုဆက်ပြီးကြည့်ရအဲ့ဒီကြည့်လိုက်တော့တပည့်တော်ကမကြည့်တတ်ဘူးဘယ်နဲ့လုပ်မလဲလို့ဒီလိုတော့အမေးစရာရှိနော်အဲ့ဒါကြောင့်ဒီနေရာမှာတက္ကမတန်ရှုမဲ့ပြီးနည်းနည်းလေးအချင်းချုပ်ပြီးတော့ပြောဖို့တော့အဆိုးနေတယ်အဲ့ဒီဝင်နေတဲ့နေမှာဒါလေးပါဆိုင်လို့မရတဲ့ယောဂီသူတော်ကောင်းဖြစ်နေခဲ့မယ်ဆိုရင်တော့ဒီကိုယ်လုံးကိုပြန်ပြီးတော့စနေကျင်ပေးပါဒီကိုယ်လုံးကိုစပြီးနေကျင်တဲ့အပိုင်းမှာယောဂီသူတော်ခမ်းများများကိုတော့ဥစဉ်ကဝါယောဓာတ်မှာသမုဒိရဏရတ္တလို့ခေါ်တဲ့တွန်းတဲ့လုံငန်းကိစ္စလေးကနေစပြီးသင်ပေးရင်တော့သဘောအပေါက်မြန်ရတာတွေ့ရတယ်။ဒါကြောင့်အဲ့ဒီတွန်းတဲ့ဓာတ်ကလေးကပဲစတာပြီးတော့သင်ပေးပါတယ်။အဲ့ဒီတွန်းတဲ့ဓာတ်ကဘယ်လိုသဘောရှိတယ်လို့သိတယ်နဲ့ဆိုရင်တော့ဦးဇင်းတို့သွားတစ်ခုထိပ်ပြီးတော့အန်ကျိတ်ကြည့်လိုက်။အန်ကျိတ်ကြည့်တဲ့အချိန်ကမှအဲ့ဒီမှာဘာအတွင်းမှာတွန်းကန်နေတဲ့သဘောလေးကိုစိုက်ကြည့်ပါ။အဲ့ဒီသဘောမျိုးကိုတွန်းတယ်လို့ဆိုလိုပါတယ်နော်။အန်ကျိတ်ပြီးတော့ရှုရမယ်လို့ပြောလို့ရင်းတော့မဟုတ်ဘူးနော်။တွန်းတယ်ဆိုတာကဘယ်လိုဟာဆိုတာသဘောပေါက်ရင်းအတွက်ပုံစံထုတ်ပြီးပြောတာပါ။အဲ့ဒီတွန်းနေတဲ့သဘောမျိုးပုံစံနဲ့ဝင်လေးမှာအထက်ကောင်းအလယ်လောက်ကိုဆက်ကြည့်ပြီးပန်းကြနော်ခေါင်းတစ်ခုလုံးရဘိုးစင်တာအလယ်လောက်ကိုဆက်ပြီးတော့အသက်ချူကြည့်ပါပြန်ထုတ်ကြည့်ပါအဲ့ဒီမှာတွန်းနေတဲ့သဘောကိုမိအောင်ဖမ်းလိုက်အကယ်၍ဒီတွန်းနေတဲ့ဘောကမတင်မရှားဖြစ်နေကြမယ်ဆိုရင်တော့ယောဂီသူတော်ကောင်းကသွားလေးကိုနည်းနည်းလေးဖိထားကြည့်ရှည်သွားလေးနော်ရှည်သွားနည်းနည်းဖိထားပြီးတော့အသက်ပြန်ပြီးတော့ချူကြည့်ပါခေါင်းအလယ်လောက်မှာတွန်းနေတဲ့သဘောပိုထင်ရှားလာလိမ့်မယ်အဲ့ဒီလိုထင်ရှားလာပြီဆိုလို့ရှိရင်တော့ဒီဝင်လေထွက်လေတောအတည်းကခေါင်းထဲမှာတဖြည်းဖြည်းထင်ရှားတဲ့ထင်ရှားလာရင်တော့ခေါင်းအတွင်းမှာအသားကြအယိုးကြအရေးကြအကြောကြညံဆက်ပြီးတော့တဖြည်းဖြည်းလိုက်ကြည့်တော့ဘာဖြစ်လို့လိုက်ကြည့်ရလဲဓာလေးပါးဒီဒီကိုယ်လုံးမှာရှိလို့ဒီကိုယ်လုံးကိုမြင်အောင်လိုက်ကြည့်နေရာချင်းဖြစ်နော်ဒီခေါင်းလုံးမှာလည်းဓာလေးပါးရှိတယ်ဒီကိုယ်လုံးမှာလည်းဓာလေးပါးရှိရှိတဲ့အတွက်ဒီဓာလေးပါးကိုမြင်အောင်လိုက်ရှုရမှာဖြစ်လို့ဒီကိုယ်လုံးကိုလိုက်ရှုရသတ္တလံဖြင့်အတ္တနောရူပကာယဆိုပြီးတော့ဥဒ္ဓတိမဲ့အထက်ကရဓကမထံပိုင်းမှာဖွင့်ထားပါတယ်နော်ဓကမထံရဲ့အကျဉ်းကတော့ဒီကိုယ်လုံးကိုအကုန်လုံးလိုက်ရှုရမယ်လုပ်ငန်းခွင်ဖြစ်အာနာပါနလုပ်ငန်းခွင်ကဝင်နေထွက်နေကြည့်တဲ့နေရာလေးမှာဒါစိတ်သက်ပြီးဇံရအောင်အထုတ်တဲ့လုပ်ငန်းဒုကတော့ဒီကိုယ်လုံးမှာဓကကိုမြင်အောင်လိုက်ရှုတဲ့အပိုင်းဖြစ်နော်ဒါကြောင့်ကမထံသွားဖို့ရင်မတူဘူးအဲဒီတော့ဝင်နေထွက်လေကိုဥဒ္ဓတိကြုံကြတဲ့အားကိုကအခြေခံထားတော့ဒီကောလုံးမြင်ပြီဆိုလို့ကျင်တော့သူယောဂီသူတော်ကောင်းကထောက်ကန္တာကိုပြောင်းလို့ကပြောင်းရှုနိုင်ပါတယ်ဆိုတော့ယောဂီတို့ကမင်းများဒီထောက်ကန္တာကိုပြောင်းပြီးလိုက်ရင်ကြုံကြတဲ့သဘောမပေါက်ဘူးထောက်ကန္တာကမာရနဲ့တွဲရှုမှသဘောပေါက်တတ်တဲ့အဲ့မာရပထဝီကိုပြောင်းပြီးအရင်တင်ပေးရတယ်မာရသဘောတရားကဘယ်လိုနေပါတယ်လို့မေးရင်တော့သွားနှစ်ခုဖိထားကြည့်မာနီတဲ့သဘောသင်ချားတယ်အဲ့ဒီပုံစံမျိုးကဒီကောလုံးမှာမာမှုသင်ချားရတဏှာကဆိုင်မာရသဘောဒီကောလုံးရှုနိုင်တယ်ဒီကောလုံးမှာလာပြီဒီကောလုံးတွန်းနေတဲ့သဘောတည်းကတွေ့ပြီဆိုလို့ရှိရင်တော့အဲ့ဒီတွန်းတာကိုဒီကောလုံးပြန်အောင်ရှုလိုက်မာရာကိုပြန်အောင်ရှုလိုက်သက္ကတကရှုလိုက်ရင်တော့ချင်းချင်းချင်းချင်းနဲ့စသိမ်းချသလိုရော့ရော့ရော့ရော့နဲ့တဖြည်းဖြည်းဖြစ်လာတယ်။အဲ့ဒီအခါနေပြီးတော့တွန်းတာမာရာသက္ကတကရှုရင်တော့နောက်ဆုံးသူးပိန်းပြီးကျန်းထွန်လာတတ်တယ်။အဲ့ဒီကျန်းတဲ့သဘောဒါကလည်းပထဝီဓာတ်ပဲနော်။အဲ့ဒီကျန်းတဲ့သဘောကမပေါ်ဖြစ်နေခဲ့ရင်တော့ကျန်းမှုသင်္ချာရတဏှာဥပမာလုံးကြီးနဲ့လက်ကလေးနဲ့ထိထားတယ်ဆိုကြတယ်အဲ့ဒီဒီထားတဲ့တဏှာကနေစပြီးဉာဏ်နဲ့သဘောလေးကိုမြင်အောင်ရှုပြီးတော့အဲ့ဒီလိုရှုလိုက်တော့ဒီကောလုံးမှာဒီဉာဏ်နဲ့သဘောလေးကဉာဏ်နဲ့သင်္ချာလာပြီဆိုရင်တော့နောက်တစ်ခုလက်ကလေးနဲ့ပေါင်းကိုပြီးနေတဲ့သဘောသင်္ချာအဲ့ဒီနေမှုသင်္ချာရတဏှာကစရည်နေတဲ့သဘောဒီကောလုံးပြတ်အောင်ရှုမာရတဲ့သဘောဉာဏ်နဲ့သဘောနေတဲ့သဘောဒီသဘောသုံးခုကတော့ဦးဇင်းတို့ဂရုပထဝီလို့ခေါ်ပါတယ်အဲ့ဒီကတော့ပထဝီသုံးခုကိုနိုင်နိုင်နည်းနည်းလေ့ကျင့်လို့ရတဲ့သူတော်ကောင်းကသစ်အပ်ပြီးတော့လဟုပထဝီအောက်စုကြောင်းကျင်လဲကြောင်းနေတယ်တော့တော့ဒီအချိန်ကမှထောက်ခန္ဓာလေးကကျန်တော့ထောက်ခန္ဓာလေးကိုကြောင်းစုမယ်ဆိုရင်လည်းကြောင်းစုလို့ရတယ်ခန္ဓာကိုယ်ကမမကလေးထားပြီနော်အင်းဒီပြောရမယ်ကျန်ရင်ကြားခေါ်တဲ့ဒုတိယချောင်းနဲ့ထောက်တယ်လို့ထောက်ထားတဲ့သဘောလေးကိုဉာဏ်နဲ့မြင်အောင်ကြည့်လိုက်အဲ့ဒီလိုမှမထင်မရှားဖြစ်နေခဲ့မယ်ဆိုရင်တော့ခန္ဓာကိုယ်ကိုနည်းနည်းလေးလှုပ်ကြည့်ပါမရေမလဲအောင်ပြန်ထိတ်ထားတဲ့စွမ်းအားလေးပဲအဲ့ဒီစွမ်းအားလေးကိုတွေ့လိုက်အဲ့ဒီအချိန်ကမှဒီမာရာလေးနဲ့တွဲပြီးရှုလိုက်ရင်တော့ဒီဘောလုံးကိုဒုက္ခလေးနဲ့ချိုပြီးထောက်ထားတဲ့သဘောလို့ထောက်ကန်နေတဲ့သဘောနည်းနည်းမှမြင်လာမယ်အဲ့ဒီထောက်ကန်တဲ့သဘောဒီဘောလုံးရပြီဆိုလို့ချင်းတော့လဟုပထဝီအုတ်စုကိုပြန်ပြောင်းနိုင်နော်ဥပမာအောက်အတွင်းထောက်ကန်တာလေးရှားလေးနဲ့ထိတတ်ပြီးပြော အဲ့ဒီပြောဖို့သင်ကြရတဏှာကဆိုရပြောတဲ့သဘောသဘောလုံးမြအောင်ဆက်ခွန်ပုံတော်မပြောသေးလို့ပြောဤတော်အောင်ဆိုင်တယ်ပြောဖို့သင်ကြရင်ပြောရင်ဖို့သင်ကြနေတဲ့ဒီအောက်အတွင်းနောက်ခံသားလေးကိုရှာလေးတွေရွှေရွှေလေးဆုတ်ပြီးတော့ပုတ်ကြည့်ဘုလဲ့ကြည့်သလိုချင်းချောမှုသင်ချမ်းအဲ့ဒီချောမှုသင်ချရာတဏှာကဆိုရချောတဲ့သဘောသဘောလုံးမြအောင်ဆိုင်တယ်နော်ချောတဲ့သဘောသဘောလုံးဆိုင်ချောတဲ့သဘောသဘောလုံးဆိုင်လို့ရပြီဆိုလို့ချင်းတော့ဆိုရပြီသူတော်ကောင်းကပေါ်တဲ့သဘောချက်ရှိနိုင်တယ်ပြောရင်ချောရင်ပေါ်တဲ့သဘောတကူပေါ်လာတတ်ပါလေအကြိမ်မပေါ်ဖြစ်ခင်လည်းချင်းကလျှို့လေးတစ်ချောင်းအတားလေးမှတ်ကြည့်အဲ့ဒီပေါ်တဲ့သဘောသင်ချနေလေးတစ်ခုလုံးပေါ်သွားပြီဆိုတော့ချင်းတော့ပထဝီဓာတ်လဟုပထဝီဓာတ်သုံးခုသုံးသွားပြီကရုပထဝီကမာတဲ့သဘောကျန်းတဲ့သဘောလေးတဲ့သဘောလဟုပထဝီကပြောတဲ့သဘောချောတဲ့သဘောပေါ်တဲ့သဘောအဲ့ဒီသဘောတရားချက်ကိုသင်ကြလာပြီ။အဲ့ဒီလိုသင်ကြလာပြီဆိုလို့ချင်းတော့သူရောက်ပြီသူတော်ကောင်းကရှင်းပြချင်းတက်နိုင်တယ်။လွယ်တဲ့တက်ကတော့ဖူတဲ့သဘော၊သေးတဲ့သဘော။လည်းပဲလဝါလေးပေါ်ညာဘက်လက်ခုံလေးတင်ကြည့်လိုက်။ပူမှုသင်ကြတယ်။အဲ့ဒီပူမှုသင်ကြရာတဏှာကဆက်ရဖူတဲ့သဘောဒီကလုံးပြအောင်ဆက်။ဝိလေလေးမှနှာတိပြမှဆိတ်ဆိတ်ချကြည့်အေးနေတယ်အေးမှုသင်ကြတယ်။အဲ့ဒီအေးမှုသင်ကြရာတဏှာကဆက်ရအေးတဲ့သဘောဒီကလုံးပြအောင်ဆက်။ဒီပူတဲ့သဘော၊သေးတဲ့သဘောကတော့ဒီသောတဲ့ထောက်ကံတဲ့သဘောတွန်းကံတဲ့သဘောကအဝါရတ်ပေါင်းလိုက်တော့ပထဝီရဲ့ဒီဇောရဲ့ဝါရရဲ့ဓာတ်သုံးပါးရောက်အဲ့ဒီဖယ်လုံးကိုထက်ခံထက်ခံရှုနေခဲ့ရင်ပထဝီမှာ6မျိုးဒီဇောကပူအေး2မျိုးဝါရက6တွန်း2မျိုးပေါင်းလိုက်တော့10မျိုးအဲ့ဒီ10မျိုးကိုထက်ခံထက်ခံရှုခဲ့မယ်ဆိုလို့ရှိရင်တော့ယောဂီသူတော်ကောင်းအဖို့ဖြစ်လာမယ်ဒီလိုလုံးတင့်ကြပြီးတော့ဖွယ်ရှိတဲ့သဘောတစ်ခုပေါ်လာမယ်ဒီလိုလုံးကိုကျွမ်းနဲ့သိထားတယ်လို့တော့မဟုတ်တဘောလုံးကိုပုဂ္ဂိုလ်တို့ကလာပြီးဖက်ထားပြီးတင့်ကြနေတဲ့သဘောပေါ်လာလိမ့်မပေါ်ခဲ့ဘူးဆိုရင်တော့ယောနာနဲ့မာရာနှစ်ခုကိုဥသာပဲရှုလိုက်ရင်အဲ့ဒီတင့်ကြပြီးဖွယ်ပြီးတဲ့သဘောတစ်ခုပေါ်လာမယ်အဲ့ဒီဖွယ်ပြီးတာရပြီဆိုလို့ချင်းတော့ယောစီတဲ့သဘောကြောက်ဆက်ရယောစီတာကဥစဉ်တော့တော့အရင်မှပြင်းပြင်းအများနဲ့ယွနေတယ်ရှားရင်တော့ရှားအဖျားတို့မှလည်းပြင်းပြင်းအများနဲ့ယွနေပါတယ်အဲ့ဒီလိုယောစီမှုသင်ချရာဇနီးအားကဆက်ရယောစီနေတဲ့သဘောတစ်ခုလုံးမြင်အောင်ဆက်ရဒီလိုမှပါရီရသိနေကြတယ်ဆိုတော့တွေးတော့ချွေးတော့တလိတ်တော့ပြီးတော့စသည်ဖြင့်ယောဇီးရဲ့အာဘောအုပ်စု7မျိုးရှိပါတယ်အဲဒီအာဘောအုပ်စုယောဇီးမှုတွေးရချွေးရပြုတ်ဖို့လိုရင်တော့မဟုတ်သေးဘူးယဉ်ကျင်ကမှာယောဂီသူတော်ကောင်းအဖို့ကစီးစင်နေတာကိုမြင်ဖို့သာလိုရင်ဖြစ်အဲဒီယောဇီးမှုသဘောဉာဏ်နဲ့တတ်ဝင်ပြီဆိုရင်တော့ဓလေးပါဆုံးသွားပြီနော်ပြန်ပေါင်းပြောမယ်မာရသဘောကျမ်းတဲ့သဘောလေးတဲ့သဘောပြောတဲ့သဘောချောတဲ့သဘောပေါ့တဲ့သဘောသာကပထဝီဓာတ်ယောစီတဲ့သဘောဖွဲ့စည်းတဲ့သဘောကအာဘောဓာတ်ဘူရတဲ့သဘောအိတဲ့သဘောကဒီဇောဓာတ်ထောက်ကံတဲ့သဘောတွန်းကံတဲ့သဘောကဝါယောဓာတ်ဇလေးပါဆုံးသွားနော်အဲ့ဒီသဘောဆက်လုံးကသက္ကတက္ကလေးဖြစ်သက္ကတက္ကဒီပါများစွာလေးပြင်လိုက်လို့ဒီကောင်းကောင်းတော့ဆက်လာပြီးပြန်ဒီလိုလိုဉာဏ်နဲ့သင်လာပြီးဆိုလို့ချင်းတော့မိမိထိုင်နေတာကအဘောကသိကြည့်ပြီးပုံစံဖြစ်ဒီကောင်လုံးခြုံငုံပြီးတော့ရှိတော့ဒါကလုံးချုံကုန်ပြီးတော့အဲ့ဒီဆက်နှစ်ခုကိုတွဲအောင်ရှုလိုက်လို့ဉာဏ်လေးလုံးလုံးပေါ်ပြီဆိုရင်တော့အဲ့ဒီအခါကျတော့မှမာပြကျန်းချန်လေးပေါ့တဘောဒီကုန်ဉာဏ်တော့မြင်အောင်ကြည့်ပြီးပထဝီဓာတ်ရိုးကြည့်ဘက်ကြည့်ကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အာဘောဓာတ်ဖူးရင်းတဘောနှစ်ခုကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒီကောဓာတ်ထောက်ကံတောကံတဘောနှစ်ခုကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ဝါရဓာတ်ကိုရှုပြီးတော့အဲ့ဒီလိုရှုလိုက်လို့ဓာတ်လေးပါးကိုသင်္ခေတ်ကျရှုပြီးသမာဓိခြုံအောင်လိုက်ရင်ဟိုဘက်ကအာနာပါနသရုပ်ဓာတ်ဇံကိုအခြေခံထားတဲ့သမာဓိစွမ်းအားကြောင့်မကြမ်းဤအချင်းအတွက်ဖန်တို့ယောဂီသူတော်ကောင်းအဖို့ကလကလေးတွေသွားပြီးတွေ့တတ်ပါလေ။ယောဂရကလေးတွေမတွေ့ရင်လည်းဒီပုံရအဖြစ်တော့အဖြူတွေ့တတ်တယ်။အဖြူမှာဆက်ပြီးဓာလေးပါဆက်နိုင်ကြည့်သွားလိမ့်။အဲဒီအကြည်မှာဆက်ပြီးဓာလေးပါဆက်နိုင်လိုက်ရှင်တော့ကလအမုံလေးတွေဖြစ်တတ်တယ်။မဖြစ်ဘူး။အကြည်ကဇင်လင်ကြီးတင်းခံနေပြီဆိုရင်တော့အဲဒီမှာအာဂါဒခေါ်တဲ့အကြအပေါက်ကလေးတွေကိုမင်းအောင်လင်းအောင်ဒီနဲ့ထိုးပြီးဆက်လိုက်ရင်တော့အပေါ်အကြရည်ကြကြလာတဲ့နည်းဒီကနေ့တည်းအပေါ်အကြရည်ရဲ့ပါဝန်ကျင်မှာဒီရှိနေတဲ့ကလပ်အမှုန်လေးတွေကိုသွားတွေ့လိမ့်မယ်။အဲဒီလိုတွေ့ပြီဆိုတော့ကျတော့သူကလပ်တွေကိုခွဲတန်းချလိုက်တဲ့အချိန်ခါမှာကြီးတဲ့ကလပ်မကြီးတဲ့ကလပ်နှစ်မျိုးရှိ။အဲဒီကြီးတဲ့ကလပ်မှလည်းဓာလေးပါမကြီးတဲ့ကလပ်မှလည်းဓာလေးပါမြည်အောင်စပြီးဆက်ပြီးတော့သို့တော့ဒီကလပ်လေးတွေကအမှန်တန်ရှင်မြန်လိမ့်မယ်။ပေါ်လိုက်ကြောင်းလိုက်ကသိပြီရှင်မြန်နေတဲ့အခါကျတော့ယောဂီတော်ကောင်းကပြုံးနေဖြူစားတော့နည်းနည်းချက်ချက်လေးသို့တော့တဖြည်းဖြည်းဓာတ်ကောတာတစ်ခါတည်းအာယုံယူပြီးတော့ဆက်လိုက်နိုင်မယ်ဆိုလို့ရှိရင်တော့တစ်ပြေးပြေးနဲ့ဓာတ်လေးပါဆက်လို့ရပါတယ်နော် တကူလုံးမမာရဆက်လိုက်ကလတကူမမာရဆက်လိုက်ကြောက်သွားရင်နောက်ကလတကူကြောင်းပေါ့နော်အဲဒီလိုမာရကိုကလတိုင်းမှာဆက်လို့ရရင်မာရကျန်တဲ့နှစ်ခုနှစ်ခုရရင်သုံးခုဆက်ပြီးတတိယတိုးသွားမာပြညာချောင်းလေးပေါ့ယောရှိပန်စီပွေးထားသွန်းသဘောဆက်တဲ့ခုလုံးကိုကလတိုင်းမှာမြင်အောင်ကြည့်လို့ရပြီဆိုရင်တော့ဖျော်ပြီးသူတော်ကောင်းကဖာလုပ်မလဲခொနကဝင်းလေးတက်လေးပြန်ဆက်လိုက်နော်အဲ့ဒီဝင်းလေးထက်လေးလေးကိုပြန်ပြီးတော့ဓာလေးပါဆက်နေခြင်းနဲ့ဒီပြိုင်နေတဲ့အဲ့ဒီအချိန်ခါမှာကလအမုံလေးအလုံးဖြစ်သွားပြီ။အဲ့ဒီကလအမုံလေးတွေကိုဓာခွဲလိုက်တော့ဓမ္မုံဓမ္မုံမှာပထဝီအာဘောဣဇောဝါယောသစင်အနအယတာဩဇာသဘောတရားဖြစ်ခုရှိ။ကလတစ်ခုမှရှိနေတဲ့ပထဝီနဲ့နောက်ကလတစ်ခုမှရှိနေတဲ့ပထဝီတို့မာရာမာရာချင်းရက်ခတ်လိုက်တဲ့အခါမှာအသက်ရှူတန်လို့ခေါ်ဆိုရတဲ့အတန်တစ်ခုပေါ်လာမယ်။အဲ့ဒီအတန်နဲ့ပေါင်းလိုက်တော့ဘုံမျိုးအဲ့ဒီဂုဏ်တော်ရုပ်တရားတွေကိုအတ္တတပတ္တကာယလို့ခေါ်ပါတယ်နော်အဲ့ဒီအတ္တတပတ္တကာယကိုသိသိပြီးတဲ့ယောဂီသူတော်ကောင်းကဘာလုပ်ရလဲဒီမေအတ္တတပတ္တကိနေပြီကဒီအတ္တတပတ္တခေါ်တဲ့ဝင်လေဖြစ်နေရုပ်တရားတွေဟာဘာကိုဖြစ်ဖြစ်နေတယ်လို့ဆန့်ပြောပြီးကြည့်ရကြည့်လိုက်တဲ့အချိန်ကကျတော့ဝတ္ထုနေပြီတာဝတ္ထုတွေကိုဖြစ်ပြီးဖြစ်နေတယ်ဝတ္ထုဆိုတာကဘာလဲဝတ္ထုနာမကရဇကာယောဝတ္ထုဝတ္ထုဆိုတာကရဇကာယကိုခေါ်ပါတယ်ကရဇကာယဆိုတာဘာလဲကရဇကာယနာမသတ္တရိမဟာဘူတာရိဥပါဒရူပိသတိဧဝံရူပံပရိကနာတိကရဇကာယကရဇကာယခေါ်ဆိုတာတခြားဟာမဟုတ်ပါဘူးမဟာဘုဒ္ဓတိလေးပါးနဲ့မဟာဘုဒ္ဓတိလေးပါးကိုသိကြပြီးဖြစ်ပေါ်နေတဲ့24မျိုးသောဥပါဒယုတ်တွေကိုပဲပြောတာပါအဲ့ဒီမဟာဘုဒ္ဓတိလေးပါးနဲ့ဥပဒါယုတ်လို့ခေါ်ဆိုအပ်တဲ့ယုံပြက်တွေကိုသိပြီပါ။ဟောလုပ်ငန်းခွင့်ပြီးပါပြီနော်။ဒါတော့ပထမပြည်တည်ထားတာကယောဂီသူတော်ကောင်းကအတ္တတပတ္တကာယလို့ခေါ်ဆိုအပ်တဲ့ယုံတရား။အဲဒီကနေပြင်ပြပြီးတော့ဒီအတ္တတပတ္တဝင်လေဖြစ်နေတာဘာကိုဖြစ်ဖြစ်နေလဲဆိုတာလှမ်းပြီးတစ်ဆင့်ကြည့်လိုက်တော့ကရဇကဝတ္ထုကိုဖြစ်ဖြစ်တဲ့ဝတ္ထုဆိုတာကကရဇကာယကိုခေါ်တယ်။ဒီကရဇကာယဆိုတာကဘာလဲလို့မေးတော့ဒီကုလုံး၆ဌာန42ခုဌာတာအပြင်ပေါ့ဒီကုလုံး၆ဌာနလုံးမှာဒီရှိနေတဲ့ဘူလျောလို့ခေါ်တဲ့ဓာလေးပါးနဲ့ဒုဓာလေးပါးကိုမိတွဲပြီးဖြစ်ပေါ်နေတဲ့ငက်လင်းကျောသောဥပါဒရုပ်တွေကိုခေါ်ဆိုပါတယ်ဆိုပြီးတော့ဒီလိုရှင်းထားတယ်နော်အဲဒီတော့အဲ့ဒီဘူလျောဥပါဒရုပ်တွေကိုဆက်လက်ပြီးသိကြရမယ်လို့ဆိုလိုတယ်အဲဒီတော့၆ဌာန42ခုဌာတာမှာကံကြောင့်ဖြစ်တဲ့ရုပ်တွေရှိတဲ့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေရှိတဲ့ဥဒ္ဒုကြောင့်ဖြစ်တဲ့ရုပ်တွေရှိတဲ့အနာရကြောင့်ဖြစ်တဲ့ရုပ်တွေရှိတယ်ကံစီဥဒ္ဓဟာရခေါ်တဲ့အကြောင်းတရား၄ပါးကြောင့်သင်္ချာဖြစ်ပေါ်နေတဲ့ဒီယုတ်တရားတွေကိုဆက်လက်ပြီးသိကြရတော့အဲဒီလိုသိကြတဲ့အပိုင်းမှာဒီယုတ်တရားတွေကတလတ်လိုခေါ်တဲ့အမှုံကြီးတွေအနေနဲ့ဖြစ်တော့ဒီကလတ်ကိုတက်ခွဲနှိမ်မှဒါဆိုရင်အဲဒီယုတ်တရားတွေကိုဆက်လက်သိကြလို့ရမယ်အဲဒီယုတ်တရားတွေထဲမှာအခက်ခဲဆုံးယုတ်ကတော့ယောဂီကျွန်တော်ခဏခဏကိုသင်ပေးတဲ့အပိုင်းမှာအစုကအခက်ဆုံးယုတ်ဒီဇီဝိဒရဲ့ဩဇာရဲ့ဘာဝယုတ်နော်ဩဇာရဲ့ဇိဝိဒရဲ့ဘာဝရောရဲ့ဒီသုံးခုကတော့ယောဂီတော်တော်ခံရမြမှာအမြဲတမ်းခက်ခဲတာကိုတွေ့ရတယ်။ဒါဖြစ်လို့လေနမူနာလေးတက်ကိုအပြင်တော့ဘာဝရောဆက်ကြဆိုဗုဒ္ဓအဘိဓမ္မာမှာလာနေတဲ့ဘာဝရောကအများနားလည်နေတဲ့ဘာဝရောနဲ့မတူဘူး။ဗုဒ္ဓအဘိဓမ္မာလာနေတဲ့ဘာဝရောကမျက်စိနာနာခရကိုနှလုံး၆ဌာနလုံးမှာအနံ့အပြည့်ရှိတဲ့ရုပ်တခုဖြစ်ပါတယ်နော်။၆ဌာနလုံးမှာအနံ့အပြည့်ရှိတဲ့ရုပ်တခုဖြစ်တော့ဒီဘဝရုပ်ကလည်းကလတ်လို့ခေါ်တဲ့အမှောင်လေးတွေနဲ့ဖြစ်တော့အမှောင်လေးကိုဓာခွင်နှိမ်မှတည်းဒီဘဝရုပ်ကိုရှာဖွေလိုက်ပြည့်အလားတူပဲဇိဝိဒရောဩဇာရောခါလဲယုတ်ကလတ်တွေကိုဓာခွင်နှိမ်မှရှာဖွေလို့တွေ့နေတဲ့ယုတ်တရားတွေဖြစ်တယ်။အဲဒီတော့ယုတ်၂၈ပါးကိုသိသိအတွက်ကတော့သောဒါန52ခုဒါတော်မှာရှိနေတဲ့ဒီယုတ်ကလတ်အမှောင်လေးတွေကိုသိပြီးဓာခွင်နှိမ်ပါမှသာသိသိလို့ရ။အဲဒီအချိန်ကကြမှယုတ်ပရမတ်ကိုစသိမှဖြစ်ပါတယ်နော်။အဲဒီယုတ်တရားကိုသိသိပြီးတော့သူယောဂီသူတော်ကောင်းကဒီလောက်နဲ့ရည်ဒီဒီနေရမလားဆိုတော့မဟုတ်သေးဘူးနော်တန်တော်တရားရမဏိဖတ်တဲ့ပုဂ္ဂိုလ်ကိနာမတိဧဝနာမရူပံပရိကိတဝါယုံကြည်ရဖို့သိသိပြီးတဲ့ယောဂီတော်ကောင်းကဒီအတ္တပတ္တနန်းစဉ်ကနေသစင်ပြက်ပြီးတော့ဆက်လုပ်ရမလဲဒီယုံတရား28ပါးကိုအာယုံယူပြီးဖြစ်ပေါ်နေတဲ့ဖတ်တာပင်စမကတရားတွေကိုနန်တရားလို့ဆက်လက်ပြီးသိသိပါဖတ်တာပင်စမကဆိုတာကတော့ဖတ်တာလျင်5ခုမြောက်ရှိပြီးတဲ့တရားအစုလို့ဆိုလိုတယ်ဘာသာဝေဒနာဒိညာစိရနာအတိစိတ်ဝိညာဉ်ဘာသာကအာယုန်နဲ့အတိစိတ်ကိုဆက်ဆက်ပြီးတဲ့သဘောအာယုန်ကိုတွေ့ပြီးတော့အချင်းအချင်းဖြစ်နေတဲ့သဘောဝေဒနာကလည်းအာယုန်ရဲ့အရသာကိုခံစားနေတဲ့သဘောဒိညာကအာယုန်ကိုမှန်တမ်းနေတဲ့သဘောစိရနာကအာယုန်ပေါ်သို့စိတ်ကြည်တိတမ်းပြည့်ပြည့်ကိုရောက်အောင်စ လို့ဆိုပြီးတဲ့သဘောဝိညာဉ်စရာကအာယုံကိုပိုင်းခြားယူတတ်သိတတ်တဲ့သဘောနော်ပေါင်းလိုက်တော့ဖတ်တာအရင်၅ခုမြောက်ရှိတဲ့ဖတ်တာပုစမကတရားအဲ့ဒီတရားတွေကိုနံတရားလို့သိစီရပြောတော့လွယ်တယ်နော်ပြောတာလေးကတော့လွယ်တယ်တကယ်သိကြည့်တဲ့အခါကျတော့ယောဂီတွေကိုဒီအပိုင်းကတော့ဉာဏ်ချပြီးသင်ပေးရဒီဖတ်တာပုစမကတရား၅ခုထဲမှာဝေဒနာကဝေဒနာခန္ဓာပညာကပညာခန္ဓာဖတ်တာနဲ့စိတ္တနာကသင်္ခါရခန္ဓာအတိတ်ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာလို့ခေါ်ပါတယ်ဟာအဲ့ဒီနာခန္ဓာ၄ပါးရဲ့မှာဖတ်တာနဲ့စိတ္တနာကိုယူလိုက်လို့ရှိရင်သင်္ခါရခန္ဓာစိဉ္ဇဝင်ကြံစိတ္တတွေကိုလည်းအာလုံးသိဉ္ဇုံပြီးရစ်တဲ့ယူရပါတယ်ဆိုပြီးတော့ဒီကဆရာတော်မြတ်ကရှင်းထားတယ်အဲ့ဒီရှင်းတဲ့ချက်အရာယုံတရားတစ်ခုတစ်ခုကအာယုံယူပြီးဖြစ်ပေါ်သွားတဲ့နံတရားတွေကိုစိတ်ပြခဏအတိုင်းမှာဂုံစင်အောင်ကနပြောအောင်အတုံးခဲတွေပြောတော့အောင်ဉာဏ်နဲ့ပိုင်းခြားယူအပ်သိကြည့်ရမယ်လုံငန်းခွင့်ဖြစ်ပါတယ်နော်အဲဒါယုံတရားရှင်ဘုရားကိုခွဲထမ်းချလိုက်တဲ့အချိန်ခါမှာယူပါယုံအခြင်းသတ္တယုံအတန်ခန္ဓာယုံအနရတ္တယုံအယတာသောတပါယုံအတုအတိပထဝီသီသောဝါယုံဉာဏ်နေတဲ့ယုံအားလုံးကိုတော့ဓမ္မယုံဆိုပြီးတော့ဒီလိုသတ်မှတ်ထားတယ်အာယုံအနည်းနဲ့ခေါ်တန်းချလိုက်တော့အာယုံဘဏ္ဍပစိတ်ကလည်း၆ပါးအဲ့ဒီအာယုံ၆ပါးမှာအာယုံတစ်ပါးတစ်ပါးကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နံပြားတွေကိုဝိဓိလို့ခေါ်တဲ့မိဟာမအနန္တအတိုင်းသိကြရမယ်လို့ဆိုလိုပါတယ်နော်အဲ့ဒီသိကြဖို့မျက်စိနဲ့တွေကတော့ပြောရင်တော့မကုန်နိုင်ဘူးသို့တော့ဒီနေရာမှာယောဂီသူတော်ကောင်းကအာနာပါနဇံကိုရရှိသားပြီးတဲ့အတွက်ပရမဇံကိုဝင်ကြပြီးတော့ဒီပရမဇံနံပြားတွေကိုလည်းဓမ္မယုံရှင်နဲ့မှထည့်သွင်းပြီးတော့သိကြရမှာဖြစ်တယ်နော်အဲ့ဒါဒုတိယဇန်တတိယဇန်သရဇန်ဒီကိုဝင်စားပြီးတော့လည်းဒုတိယဇန်တတိယတတိယဇန်တတိယသရဇန်တတိယဒီကိုဆက်လက်သိကြရမယ်။အဲ့ဒီလိုသိကြတဲ့လုံငန်းရတဲ့ကအောင်မြင်ပြီဆိုလို့ရှိရင်တော့ဒုယောဂီသူတော်ကောင်းကရှစ်သိသိပြပြီးတော့ဘာလုပ်ရမလဲ။သာသာပြည့်စုံပရိယေတင်တော့အဝိဇ္ဇာတိပရိစ္ဆာသဘုဗ္ဗံတံဒိတ်တဝါ။ယင်စရာပြုဥပ္ပနာဓမ္မမတ္တအမြေဝေတံအညောတတဝါဖုက္ကလဝနတ္ထိတိဝိတေနပြင်ခေါ။ဘာပြောလဲ။သတ္တံသောယုံနာဤဒီစဉ်အကြောင်းတရားကိုပြည့်ရတင်တော့ရှားဖွေခဲ့ပြီးရှိတော့အဝိဇ္ဇာတိသမုပ္ပါပရိစ္ဆာသမုပ္ပါသာအဝိဇ္ဇာဆာရှိတဲ့ကြောင့်ကျိုးဆက်ပရိစ္ဆာသမုပ္ပါသဘောတရားကိုသိတော့သိမြင်ရသည်ဖြစ်ပေဧတံဤသဘောတရားဒီကပြည့်စုံဘာနာပြုသိကြရပြည့်စုံဘာနာဓမ္မမတ္တမေဝအကြောင်းတရားအကျိုးတရားဖြစ်ဒီသာလင်ဟောသည်ဖြစ်ပေ၏ဤသောအကြောင်းတရားအကျိုးတရားတဲ့ဥဒ္ဒအကုလံဖြစ်သောဤသောအကြောင်းတရားအကျိုးတရားမှအခြားတစ်ပါးတော့နတဝါနတဝါဒီလကောင်ပုဂ္ဂလဝါပုဂ္ဂိုလ်ဒီလကောင်နတ္တိတိမရှိပဲဤဒီဤသောဝိဒိဏပင်ကောဒုလောဒုလောဒုဒ္ဓယောမကျဝိသိကိသာတရားကိုကျော်လွန်လုံးရောက်ဖြစ်သည်ဖြစ်၍သတိစီအနမရူပေဤလခဏအာရောပိတဝါဝိပဒနာဝတိသောအနုကမေနအရတပါပုဏ္ဏတိသတိစီအနမရူပေအကြောင်းပြနေတကွာသောတန်တရားယုတ်တရားတို့ကိုဤလခဏလက္ခဏာဤသုံးတန်းသောအာရောပိတဝါတင်း၍ဝိပါဒနာဝိပါဒနာသံဃောဝတ္တံတော့သောဘာသိခဲ့ပြီးရှိသောအနုပမေနအစဉ်တည်းအရတ္တရတ္တဖို့သောပါဘုနာတိဆက်ရောက်နိုင်ပြီဒီလိုဖွင့်ထားနော်ဒီတော့ယုတ်တိဉာဏ်တွေကိုခုနကသမိတ္တကသိကြည့်ပြီးပြီဆိုလို့ရှိရင်ထိုယောဂီသူတော်ကောင်းကရှေ့တစ်ဆင့်တက်ပြီးတော့ဆက်လုပ်ရမလဲထိုယုတ်နံတို့ရဲ့အကြောင်းတရားတွေကိုရှာဖွေရမယ်အကြောင်းတရားတွေကိုရှာဖွေလိုက်တဲ့အချိန်ခါမှာအဝိဇ္ဇာတနာဥပါဒံသင်္ခါရကန်းစားတဲ့ကျောင်းကျောက်ပရိစ္ဆာသမုအကြောင်းတရားတွေကြောင့်ဒီရုပ်တွေဒီနာတွေသင်္ကြန်ဖြစ်မှုလို့ခေါ်ဆိုအပ်တဲ့ကျောင်းကျောက်ပရိစ္ဆာသမုကသဘောတရားတွေကိုသွားပြီးတွေ့လိမ့်မယ်။အဲဒီလိုတွေ့ပြီးတဲ့အချိန်ခါကျတော့မှအကြောင်းတရားနဲ့အကျိုးတရားကရှိတယ်။အကြောင်းတရားနဲ့အကျိုးတရားမှာအခြားတော်ဘာသောကြောင့်မိမှာပုဂ္ဂိုလ်သတ္တလူနာမြမအပ်ကောင်းလေးတရားကောင်းဝိညာဉ်ကောင်းအတ္တကောင်းဆိုတာမရှိဘူး။ရှိနေတာကအကြောင်းတရားတက်တဲ့နဲ့အကျိုးတရားတက်တဲ့ကံရှိပါလားလို့ဒီလိုအသိဉာဏ်ရရှိနားမယ်။အဲ့ဒီအတိဉာဏ်ဒီအတိကိုသိလို့ကြည့်အနာဂတ်ကိုသိလို့ကြည့်အတိအနာဂတ်သိဖို့ဗန်ကာလ၃ပါးအတွင်းမှာဒီပုံစံတွေပဲအတိဉာဏ်ရရှိရမယ်အဲ့ဒီလိုအတိဉာဏ်ရရှိရမယ်ဆိုတဲ့အကြောင်းနဲ့ပတ်သက်လို့နော်သံဃောဟဝိညာဉ်တပည့်အထက်ကရာသံနဲ့နှစ်ရ240ပြမှာစတည်လို့မှာဖွင့်ဆိုထားပါနော်အဒီတေပြိစ္ဆာပြေပါပြိစ္ဆာသမုပ္ပန္နအတ္တမသအနာဂတိမိအတ္တဟိပိပိစ္ဆာသေဝပိစ္ဆာသမုပ္ပန္နဓမ္မာသာစသဖြင့်ဖွင့်ထားအတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားသိစုပ္ပန်ကြည့်လေအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြည့်လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်အကြောင်းအကျိုးတဲ့အပေါ်အလွန်ဖြစ်တဲ့ရောင်ကြမီးမှာပုဂ္ဂိုလ်တဘာလူနာပြမအတ္တကောင်လိပ္ပာကောင်ဝိညာဉ်ကောင်အတ္တကောင်ဆိုတာမရှိဘူးခံနေတဲ့အတ္တဆိုတာမရှိဘူး အဖန်ဆုံးခံရတဲ့အတ္တဆိုတာမရှိဘူးယုံနာအစုအပေါင်းအကြောင်းတရားအကျိုးတရားအစုအပေါင်းများတာရှိတယ်လို့ဒီလိုအတိတ်ဉာဏ်တို့ပြောလာမယ်ဆိုအတိတ်ဉာဏ်တို့ကအတိတ်ကငါဖြစ်ခဲ့တာဟုတ်မဟုတ်ပါမလားအနာဂတ်ကနောင်ငါဖြစ်အောင်မယ်ဆိုတာဟုတ်မဟုတ်ပါမလားစသည်ဖြင့်ဒုလောသိတော့ယုံမှနေတဲ့ဝိသိကိစ္စတရားကိုကျော်လွန်လွန်မြောက်သွားမှာဖြစ်တယ်အဲ့ဒီလိုဇောနာလုံမြောက်သွားတော့ပြိပြပရိက္ခဏာရရှိပြီးတဲ့သူတော်ကောင်းကအကြောင်းတရားနေတဲ့ကတရုတ်နန္ဒီကောအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ဝိပဿနာဘာဝနာကမ္မထံစီးရန်ခဲ့တယ်ဆိုရင်ဝိပဿနာဉာဏ်ရှင်အတ္တအဖြစ်ရဲ့ပြည့်ကြံတုတ်ကိုပေါ်ပြအားထုတ်ခဲ့မယ်ဆိုရင်ဘာသာတော်ပေါက်ဆိုင်နေတယ်လို့ဒီလိုမူလဗန္နာတအထက်ကရာကအတိအကျဖွင့်ထားတာနော်မူလဗန္နာတအထက်ကရာပထမဆုံးဆံနဲ့950တော့954မှာဖွင့်ဆိုထားပါအလားတူနဲ့ဥစဉ်တို့ဒါကယုတ်ကနိစသိသိတဲ့ပုဂ္ဂိုလ်ယုတ်ကနိစမသိသိခြင်းပဲဇိုင်းကလေးလို့ခေါ်ဆိုအပ်တဲ့နန္ဒီယကစသည်သိသိခြင်းနဲ့ဆိုလို့ရှိရင်လည်းသူပုဂ္ဂိုလ်ကဖာလို့ရတယ်ပထမဇိုင်းကလေးကိုသိသိရအဲ့ဒီဇိုင်းကလေးကိုသိသိပြီးတဲ့အချိန်ခါမှာဒီဇိုင်းကလေးဆင်တွဲနေတဲ့နန္ဒီယတွေကိုပါဖူးတွဲသိသိပါဆိုပြီးတော့ဝိသုဒ္ဓိနဲ့အထက်ကရာမှာဇာနန္တရားတွေရဲ့မိယာကိုယောဂီသူတော်ကောင်းကလိုက်ပြီးရှာဖွေရတယ်။ရှာဖွေလိုက်တဲ့အချိန်ကကျတော့ဒီဇာနန္တရားတွေကဘာကိုပြင်ဖြစ်နေတယ်လို့လိုက်ကြည့်လိုက်တဲ့အခါကျတော့ဝိထုယုတ်တွေကိုမြင်ဖြစ်တယ်။ဒီဝိထုယုတ်တွေကဘာတွေလဲလို့နှမ်းပြီးကြည့်လိုက်တော့ကရဇကာယ။ဒီကရဇကာယဘာတွေလဲလို့နှမ်းကြည့်လိုက်တယ်ကုဏကဘူတိယုတ်လို့ခေါ်ဆိုအပ်တဲ့ဓာတ်ကြီးလေးပါ။ဓာတ်ကြီးလေးပါကိုမြင်တော်ပြီးဖြစ်ပေါ်နေတဲ့24မျိုးသောဥပါဒယုတ်တရားတွေကိုသွားပြီးရှာဖွေတွေ့ရှိ။ပထမသိသိတာကတော့နာမ်ပဲ။ဤနံတရားတွေဘာမြင်ဖြစ်နေတယ်လို့နှံ့ကြည့်လိုက်တော့ယုတ်တရားပြန်ပြီးမဆိုင်ဘူးလားဆိုင်သွားတယ်ဆိုင်ပြီဆိုတော့ကျတော့ယောဂီတော်ကောင်ကဒီယုတ်နာတင်းစီပြီလို့ရှင်ဒီယုတ်နာရဲ့အကြောင်းတရားတွေကိုသိတဲ့ရှားဖွေရှားဖွေပြီးတဲ့အခါမှာကျောင်းကျုပ်ဆက်ပိဿသမုပ္ပါသဘောတရားတွေကိုအတိတ်နကပိဿုပံကာလ၃ပါးအတွင်းနဲ့ဂွင်းဆက်မြင်ပြီးတဲ့အချိန်ခါကျတော့အကြောင်းတရားအနေနဲ့ကဒီယုတ်တရားနံတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃တန်တင်ပြီးတော့ဝိပဿနာရှုခဲ့တော့ဉာဏ်စဉ်အတိုင်းအစဉ်စဉ်တက်ခဲ့မယ်ဆိုရင်တော့သူလည်းအနတ္တဘောပေါ့ရောက်နိုင်ပါတယ်ဆိုပြီးတော့အထက်ကရာကလမ်းလမ်းတွေအာနာပါနကမ္မဋ္ဌာန်းကလည်းဝိပဿနာကုဖို့ဖော်ပြထားပါတယ်နော်ဖော်ပြတာတော့ဒီစကားရကလေးကိုကြည့်လိုက်မယ်ဆိုရင်တော့ဥစဉ်တော့ဝင်လေထွက်လေကိုအတ္တပတ္တကာယခေါ်တယ်နော်အတ္တပတ္တကာယဟာဘာကိုမှီနေတယ်လို့လမ်းကြည့်လိုက်တဲ့အချိန်ကမှဝိတုလို့ခေါ်တဲ့ယုတ်ပြကိုမှီတယ်ဒီဝိတုကဘာလဲလို့မြင်တော့ကရဇကာယဒီကရဇကာယဆိုတာဘာလဲလို့လမ်းကြည့်လိုက်တော့တကောလုံးမှာရှိတဲ့ဘူတိယုတ်ဥပါဒာယုတ်နော်စဉ်းစားကြည့်စမ်းသမုဒိသစ္စာနယ်ဘက်ကထပ်ပြီးပြောမယ်ဆိုလို့ရှိရင်ဒီခန္ဓာအင်းကြီးမရှိဘဲနဲ့အသက်ရှင်မှုဆိုတာဖြစ်နိုင်မလားမဖြစ်နိုင်ဘူးနော်ဒီခန္ဓာအင်းကြီးကဘာတွေလဲလို့လမ်းပြီးတက်ခွဲကြည့်လိုက်တော့ယုံ28ပါးပဲနော်ယောက်ျားမိမမခွဲဘဲနဲ့ခြုံပြောရင်တော့ယောက်ျားတက်တဲ့မိမတက်တဲ့ဆိုရင်တော့ယောက်ျားတက်တဲ့မှာဘဝယုတ်ကတစ်ခုစီဖြစ်တော့ယောက်ျားမှာ28မျိုးမိမမှာ28မျိုးရှိပါတယ်အဲ့ဒီယုတ်28မျိုးကိုဖယ်ထုတ်လိုက်ရင်ဒီအသက်ရှင်မှုဆိုတာရှိသေးလားမရှိတော့ဘူး။ဒါကြောင့်ဒီအသက်ရှင်နေတယ်ဆိုတာကတော့ဒီယုတ်တရားတွေရှိလို့ရှင်နေတာနော်။ဒါကဒီယုတ်တရားကိုတွေ့ပြီးအဲ့ဒီယုတ်တရားတွေကကရဇကာယဝင်လေထွက်လေကအတ္တတဘတ္တကာယ။ဒါနည်းအားဖြင့်ဒီဝင်လေထွက်လေကအတ္တတဘတ္တကာယယုတ်တရားတွေကကရဇကာယအဲ့ဒီနှစ်ခုပေါင်းကိုရူပကာယလို့ခေါ်တယ်နော်။အဲ့ဒီရူပကာယကိုသိသိပြီးတဲ့ယောဂီတော်ကောင်းကဖတ်တာပင်စမကလို့ခုနကပြောခဲ့တဲ့နန္ဒီယတွေကိုဆက်လက်သိသိရတယ်။အဲ့ဒီနန္ဒီယတွေကနာမကာယပေါင်းလိုက်တော့ကာယဘယ်နှခုဖြစ်သွားလဲ။ကာယ၃ခု။အတ္တတပတ္တကာယ၊ကရဇကာယ၊နာမကာယ။အဲ့ဒီကာယ၃ခုကိုကာယ ानु ဘဒနာတတိပဋ္ဌာန်ပိုင်းမှာမြတ်စွာဘုရားကကာယအမည်နဲ့ဟောထားတယ်ဆိုတာလေးကိုတော့သဘောပေါက်ပြီတော့နော်။ဒါကြောင့်အာနာပါနာကျင့်စဉ်မှာသရုတ်တဇန်အထိစိုက်ပြီးတဲ့ယောဂီသူတော်ကောင်းကရှင်းတဲ့စင်တက်ပြီးတော့ပြုလို့ရမယ်လုပ်ငန်းခွင်ကိုမြတ်စွာဘုရားကဘယ်လိုဟောလဲ။ဣတိဣဇာတဝါကာယေကာယ ानु ဘတိဝိဟရတိဗိဒ္ဓဝါကာယေကာယ ानु ဘတိဝိဟရတိဣဇာတဗိဒ္ဓဝါကာယေကာယ ानु ဘတိဝိဟရတိဣတိဤသို့လျင်ဣဇာတဝါကာယေဣဇာတဖြစ်တဲ့ကာယ၌ကုန်လိကာယ ानु ဘတိကာယဟုအဖမန္တတရှုလေရှိသည်ဖြစ်ပေဝိဇရတိနေလေ၏ဗိဓဝါကာယဗိဓဖြစ်တဲ့ကာယ၌မူလီကာယ ानु ဘတိကာယဟုအဖမန္တတရှုလေရှိသည်ဖြစ်ပေဝိဇရတိနေလေ၏ဣဇာတဗိဓဝါကာယဣဇာတဗိဓဖြစ်တဲ့ကာယ၌မူလီ ကာယ ानु ပါတိကာယဟောဘမထာတာရှုလေရှိသည်ဖြင့်ပဲဝိဟရတိနေလေ၏။ဘာကာယတွေလဲခုနကပြောခဲ့ပြီ။အတ္တတပတ္တတကာယရူပကာယနာမကာယအဲ့ဒီရူပကာယနာမကာယတွေကိုအစ္ဆတမလည်းဖမ္မထာတာရှုနေပါဗိဓာမလည်းဖမ္မထာတာရှုနေပါဆိုပြီးတော့အာနာပါနပြင့်စင်ကနေမြတ်စွာဘုရားကရုပ်တွေနာမည်ဆက်လက်သိသိဖို့တဆင့်တက်ပြီးဟောလိုက်တယ်နော်။ဒီတော့အစ္ဆတဗိဓာနှစ်မျိုးလုံးရှုရမလားမရှုရဘူးလားမင်းရှိရမယ်နော်အဲ့ဒီလိုကျိဗာမြတ်စွာဘုရားတက္ကအစ္ဆဒမှာယုံ28ပါးဗိဒ္ဓမှာယုံ28ပါးအစ္ဆဒမှာစိတ္တိနန္ဒီယာဒီအာရဏဒွါရအလိုက်6လိုင်းလုံးကုန်စံသိစီရအဲ့ဒီလိုယုတ်တင်တဲ့အစ္ဆဒဗိဒ္ဓသဒ္ဒနာနဲ့စနစ်တကျသိစီပြီးပြီဆိုလို့ရှိရင်ရှေ့တက်ချက်တက်ပြီးပြလို့ရမယ်လုပ်ငန်းခွင့်ကိုမြတ်စွာဘုရားပဲလို့ဟောလေဗမုဒိယဓမ္မနုပါတိဝါကာယတမေဝိဟရတိဝေယဓမ္မနုပါတိဝါကာယတမေဝိဟရတိဗမုဒိယဝေယဓမ္မနုပါတိဝါကာယတမေဝိဟရတိသမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောကိုအဘမထာတာရှုလျက်ရှိသည့်ဖြစ်ရမူလေဝိဟရတိနေလေ၏။ကာယသမီးကာယ၌ဝါရူပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောကိုအဘမထာတာရှုလျက်ရှိသည့်ဖြစ်ရမူလေဝိဟရတိနေလေ၏။ကာယသမီးကာယ၌ဝါရူပကာယနာမကာယ၌ဝေယဓမ္မနုပါတိဝါဖြစ်ကြောင်းထုတ်ကြောင်းသောဘောနှင့်ထုတ်ခြင်းသောဘောကိုအဘမ္မထာတာရှုလျက်ရှိသည့်ဖြစ်ရမူလေဝိဟရတိနေလေ၏။ကာယသမီးကာယ၌ဝါရူပကာယနာမကာယ၌သမုဒိယဝေယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောထုတ်ကြောင်းသောဘောနှင့်ထုတ်ခြင်းသောဘောကိုအဘမ္မထာတာရှုလျက်ရှိသည့်ဖြစ်ရမူလေဝိဟရတိနေလေ၏။ဒီလိုဘုရားရှင်ဟောထားတယ်နော်။အဲဒီဘုရားရှင်ရဲ့ဟောကြားချက်တွေကိုဥထေရကွန်ဆင်းပြီးတော့ခொနကအထက်ကရဆရာတော်ကရှင်းနေခြင်းဖြစ်တယ်။ဒီတော့ဒီဘုရားရှင်ရဲ့ဟောကြားချက်မှာသမုဒိယဓမ္မနုပါတိတဲ့နော်ဖြစ်ကြောင်းသဘောနဲ့ဖြစ်ခြင်းသဘောဖြစ်ကြောင်းသဘောတရားတွေကဘာတွေလဲလို့မေးလိုက်တဲ့အခါမှာအဝိဇ္ဇာသမုဒိယရူပသမုဒိယတဏှာသမုဒိယရူပသမုဒိယစသည်ဖြင့်ဖွင့်ထားပါတယ်နော်အဝိဇ္ဇာတဏှာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်အကျိုးရုပ်တွေနာနေသင်္ချာဖြစ်ဘုံကိုမြင်အောင်ရှုပါအဝိဇ္ဇာတဏှာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေချုပ်သွားခြင်းကြောင့်အကျိုးရုပ်တွေနာနေခြုံရင်းဘုံကိုလည်းဟုတ်တယ်မှန်စွာသိအောင်ရှုပါအကြောင်းအကျိုးနှစ်အလုံးလို့ရဖြစ်ပြီးပြည့်နေတဲ့အရိစ္ဆသဘောဒုက္ခသဘောအနတ္တသဘောဒီကိုလည်းဟုတ်တယ်မှန်သာသိအောင်ရှုပါလို့ဒီလိုဘုရားရှင်ကညွှန်ကြားနေတယ်။အဲ့ဒီညွှန်ကြားချက်ကိုဒီကမာကြီးတွေဒီကကြီးတွေနည်းနည်းခေါင်းအေးအေးလေးထားပြီးတော့စဉ်းစားကြည့်လား။ဒီတတိပဒံကျင့်စဉ်ထဲမှာဘုရားကအာနာပါနပပခွင့်မှာကိုယ်အတိအကျဟောနေတယ်နော်။အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဒီအကြောင်းတရားတွေသင်္ချာဖြစ်လို့အကျိုးရောက်လာသင်္ချာဖြစ်ဖို့မြင်အောင်ရှုစမ်းပါလို့ဘုရားကတိုက်တွန်းနေတယ်။အဲ့ဒီတိုက်တွန်းတဲ့အထက်မှာအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့သင်္ခါရဒီ၄ခုကိုခဏထားလိုက်ကံကိုနည်းနည်းလေးကွက်ပြီးစဉ်းစားကြည့်သားဘယ်ကံကြောင့်မိမိတို့ရဲ့ယုံနာတွေဖြစ်နေသလဲခေါင်းအေးအေးလေးထားပြီးစဉ်းစားကြည့်သားနော်ပိဿုပံကံကြောင့်ပိဿုပံယုံနာတွေဖြစ်နေတာဟုတ်လားဟင်အတိတ်ဘဝထွန်းတော်ကပြုစုပြောင်းထားခဲ့တဲ့ကံတရားကြောင့်ပဲဒီယုံနာတွေကဖြစ်သလားကိုပစ္စုပန်မှာပြုစုပြောင်းထောင်နေတဲ့ကံတွေကြောင့်ပဲပစ္စုပန်ယုံနာဖြစ်သလားပြန်ပြီးစဉ်းစားကြည့်နော်တကယ်လို့ပစ္စုပန်ကံကြောင့်ပစ္စုပန်ယုံနာဖြစ်ပါတယ်ဆိုရင်ဒီကကြီးတွေဒီဘာကြီးတွေနည်းနည်းလေးဖြတ်ပြီးစဉ်းစားကြည့်သားကိုတရားနာနေတဲ့ဘာကံတွေအထုတ်နေလဲလို့မေးရင်တော့တရားနာတဲ့ဓမ္မသဘောနာကုသိုလ်ကံတွေကြိုးစားအထုတ်နေကြတယ်ဆိုကြစို့နော်အဲ့ဒီကံတွေကြောင့်ဒီကမကြီးတွေဒီကကြီးတွေရဲ့ယုတ်တယ်နာနေစဉ်းစားဖြစ်နေတာဟုတ်သလားဟမ်အဲ့ဒါတတိကျကျစဉ်းစားပါဘယ်ကံကြောင့်ဖြစ်တယ်ပြန်ကြည့်ရနော်နောက်တစ်ခုဘုရားတို့ဒီအဝိဇ္ဇာတဏဥပါဒသင်္ခါရကံတွေကသစ္စာဒေနာရောနိမြပြောရင်တော့သူကသမုဒိယသစ္စာတရားဖြစ်ကြောင်းဟောအင်္ဂုတ္တတိကနိဗ္ဗာန်ပါဠိတော်ဒိဋ္ဌာယရဏလောက်တံမှာဘုရားအတိအကျဟောထားပါတယ်နော်ဟောတဲ့အတွက်ဒီအဝိဇ္ဇာဆိုတာကဘာလဲနည်းနည်းလေးထပ်ပြီးရှင်းမယ်အဝိဇ္ဇာဆိုတာကတော့အတိပယ်ရီအကျယ်ပြတ်တဲ့အထက်ကဒကာကြီးတွေဒကာကြီးတွေနားလည်လွယ်တဲ့စကားလုံးနဲ့ပြန်ရှင်းရရင်တော့ခொနကသောသောကဦးဇင်းပြောခဲ့တဲ့အတိုင်းပဲယုတ်တရားနန္တရားလို့သိရင်လည်းမှန်တယ်နော်အကြောင်းတရားအစုပုံအကျိုးတရားအစုပုံတို့သိလဲမှန်တယ်။အနိစ္စတရားအစုပုံဒုက္ခတရားအစုပုံအနတ္တတရားအစုပုံတို့သိလဲမှန်တယ်။အဲဒီလိုမတိပဲပြောင်းပြန်လှန်ပြီးတော့ယောက်ျားမိမပုဂ္ဂိုလ်သတ္တဝါလူနာဗြဟ္မစသည်ဖြင့်ဒီလိုသိနေခဲ့ရင်ထိုအတိမျိုးကိုတော့မှားတယ်။အဲဒီအတိမှားမှုကိုပဲအဝိဇ္ဇာလို့ခေါ်ရပါတယ်။တဏှာဆိုတာကတော့အဲဒီထိုတို့ဘဝတည်းကိုတွေ့တတ်မှန်နေတဲ့သဘောဥပါဒဏ်ကထိုတို့ဘဝကိုစိတ်ကပ်ပြီးစွန့်နေတဲ့သဘောအဲ့တော့ဒီချက်လေးကိုနည်းနည်းလေးသဘောပေါက်အောင်ဦးဇင်းဟောသုမနတုတ်တံမှာလာတဲ့သုမနမင်းသမီးလေးရဲ့အလောင်းလျာဖြစ်တဲ့ဒုသမီးလေးကဝိပဿနာမြတ်စွာဘုရားကို တို့မနာခေါ်တဲ့ညလေးဘံကုန်းကြီးစောင်းအောင်ကြီးပေါ်မှာအုပ်ပြီးတော့နော်တသိန်းတန်းနဲ့သုခထမန်တို့ကနာဇွန်နေတဲ့သူနုကနာဇွန်နေရဲ့အပေါ်မှာတို့မနာခေါ်တဲ့ညလေးဘံနဲ့အုပ်ပြီးတော့သူကကတ္တဗမြတ်စွာဘုရားအချက်ကပြီးလှူဒန်းတဲ့ဘွဲမှာသူဆူတောင်းမှုလေးတစ်ခုရှိဘဝဘဝပြိနိခတိယမေတ္တိပရိတ္တန္တဇီဝိဒါနာပါမဟောတုအယံတုမနာဘာလာဝိယနိဗ္ဗာန်နိဗ္ဗာန်ထာနေပိယဝါဟောမိနာမေနာသတုမနာယေဝဟန္တိမြတ်စွာဘုရားဘဝဘဝပြိနိဗ္ဗာန်တိယဘဝကြီးနဲ့အသွဲသက်နဲ့ဖြစ်ပေါ်ရမှုဒီမေဖျားတပိတော်အမှုသတိသင်္ချာရှိရနေခဲ့ပါမို့ပရိဒါနာဇီဝိဒါနာမကြောင်းကြောင်းကြကြတောင်းတောင်းတတာဖြင့်အတမွေရခြင်းမြည်သည်မဟောတုမဖြစ်ပါစေသာမြတ်စွာဘုရားတပိတော်မရဲ့အဖို့နောက်ဘဝကြီးနဲ့အသွေးသေးဆိုတာသင်္ချာရှိတဲ့အုံမယ်ဆိုရင်ကြောင်းကြောင်းကြကြတောင်းတောင်းတတာဖြင့်အတမွေရမှုဆိုတဲ့လုံငန်းရသည်မရှိပါစေတည်းဒီစုလက်တောင်းနော်ကြောင်းကြောင်းကြကြတောင်းတောင်းတတာဖြင့်အတမွေရတဲ့ဘဝမကြောက်မကြမတော့မတတ်အဖြစ်အသက်မွေးရတဲ့ဘဝအဲ့ဒီဘဝနှစ်ခုမှာသူကမကြောက်မကြမတော့မတတ်ရပဲအသက်မွေးရတဲ့ဘဝလို့အတိမှနေတဲ့သဘောလေးမရှိဘူးလားရှိတယ်အဲ့ဒီဘဝကိုတွေ့တတ်တတ်မဲ့တဲ့သဘောလေးမရှိဘူးလားရှိတယ်အတိမှတဲ့သဘောကအဝိဇ္ဇာတွေ့တတ်တတ်မဲ့နေတဲ့သဘောလေးကတဏှာအဲ့ဒီမကြောက်မကြမတော့မတတ်ရတဲ့ဘဝကိုစဉ့်ပြီးစိတ်ကစွန့်နေတဲ့သဘောလေးကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံတုံးကိုခြံရံပြီးတော့သူကဖာလို့တယ်ဘုရားရှင်အားခொနကမြတ်လေးပါးနေနဲ့လုက္ခဏာဇွန်ကိုဆက်ကပ်ပြီးလှူဒန်းနေတယ်ဒါကသင်္ခါရကုသိုလ်စေရနာအုပ်စုပဲအဲ့ကုသိုလ်သင်္ခါရစေရနာအုပ်စုတွေကလည်းအနိစ္စတရားတွေဖြစ်နေခြင်းကြောင့်ချုပ်ပြတ်ပြီးသွားတယ်ချုပ်ပြတ်သွားတဲ့အချိန်ကမှဝိပ္ပယနံတရားတွေလို့စွန့်ဟင်တတ်တည်ဒီလိုနေရာမထားခဲ့ပဲနဲ့ချုပ်ပြတ်သွားတည်တော့မဟုတ်ဘူးနောက်တစ်ချိန်ကမှအခါအခွင့်သင်ခဲ့မယ်ဆိုရင်အကျိုးကိုဖြစ်စေနိုင်တဲ့ကာမတတ်တည်စွန့်ဟင်လေးယုံနာအစဉ်မှာမြုပ်နှံပြီးမှသာချုပ်ပြတ်သွားတယ်အဲ့ဒီစွန့်ဟင်တတ်တည်လေးကိုတော့ကံလို့ခေါ်ပါတယ်နော်အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်းငါးကိုထူထောင်ခဲ့တယ်နောက်တစ်ခုသူကဆက်ပြီးဆူတောင်းတယ်အယံတုမနာမာလာဝိယဤဉာဏ်လေးပါးကဲ့သို့နိဗ္ဗာန်တနိဗ္ဗာန်တထာနေဖြစ်လျာဖြစ်လျာဘုံဘဝ၌ဤယာဝါလူအမြချင်းမြတ်တို့အပ်တဲ့အမျိုးသမီးတွေသာလျှင်ဟောမိဖြစ်ရပါလို့ဤနာမေနာဇအမိနာမအဖြစ်လေတုမနာယေဝတုမနာအမြင်ရှိတဲ့အမျိုးသမီးတွေဒါလည်းဟောမိဖြစ်ရပါလို့ဤဟောသူဆုတောင်းပေါ့နော်ဖြစ်လျက်ဖြစ်လျက်ဘယ်ဘုံဘဝမှာပဲမဆိုလူများအပေါင်းချစ်ပြည့်မြတ်တို့အပ်တဲ့အမျိုးသမီးဒါဖြစ်ရပါလို့ဤတုမနာအမြင်ရှိတဲ့အမျိုးသမီးဒါဖြစ်ရပါလို့ဤလို့သူကဆုတောင်းလူများအပေါင်းချစ်ပြည့်မြတ်တို့အပ်တဲ့တုမနာအမြင်ရှိတဲ့အမျိုးသမီးဆိုတာပရမတ္ထသစ္စာနဲ့မှရှိသလားမရှိဘူးလူများအပေါ်ဖြစ်ခြင်းမြတ်တို့အပ်တဲ့သုမနာအမည်ရှိတဲ့အမျိုးသမီးလို့အတိမှားနေတဲ့သဘောကအဝိဇ္ဇာထိုလူများအပေါ်ဖြစ်ခြင်းမြတ်တို့အပ်တဲ့သုမနာအမည်ရှိတဲ့အမျိုးသမီးဘဝကိုတွေ့တတ်တတ်မဲ့တဲ့သဘောကတဏှာစိတ်ကပြီးဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့ဝိပဿနာမြတ်စွာဘုရားအားဉာဏ်လေးပါးနဲ့လောကနာဇွန်ကိုဆက်ကပ်ပြီးလှူဒန်းတဲ့ကုသိုလ်စေတနာသင်္ခါရအုပ်စုပြည့်စုံပြည့်ထောင်လိုက်နော်သောတင်္ဂရံတရားတွေကချုပ်ပြတ်သွားတဲ့အချိန်ကမှနောက်တစ်ချိန်အကျိုးကိုပြည့်နေတဲ့စွန့်အင်ကမ္မတတ္တိလေးယုံနာအစဉ်မှာမြုပ်နှံပြီးမှချုပ်ပြတ်သွားတယ်။အဲ့ဒီစွန့်အင်တတ္တိလေးကတော့ကံ။ပြောလိုက်တော့အဝိဇ္ဇာ၊တဏှာ၊ဥပါဒံ၊သင်္ခါရကံ။အဲ့ဒီအကြောင်းတရားတွေကိုဟိုးလွန်ခဲ့တဲ့90တစ်ကဘာ90တစ်ကဘာလားမသိနော်။90တစ်ကဘာနဲ့အတူပါတယ်ကဲထားတော့ဝိပဿနာဆိုဘုရားသာသနာတော်တွင်ကပြည့်စုံပြည့်ထောင်ခဲ့တယ်အဲ့ဒီပြည့်စုံပြည့်ထောင်ခဲ့တဲ့ကံဒီဘောရောင်းမြတ်စွာအကျိုးပေးပြီးတော့နောက်ဆုံးဥစဉ်တော့ဂေါရဝမြတ်စွာဘုရားပွင့်ထွန်းတော်မူတဲ့အချိန်အခါကောသလမင်းကြီးရဲ့သမီးရဏလာပြီးဖြစ်တယ်မြတ်လေးဘမိုးရင်ယွာချတယ်အဲ့ဒီမိုးရွာတာကိုအကြောင်းပြုပြီးတော့ကောသလမင်းကြီးကလည်းသူ့သမီးကိုသူ့မနာလိုပဲအမည်နာမပေးထားပါတယ်နော်ဒါကြောင့်ဒီကောသရမင်းကြီးရဲ့သုမနာမင်းသမီးဘဝကိုဘယ်ကံကလာပြီးအကျိုးပေးပါတယ်လို့ဆန်းစစ်ကြည့်လိုက်တော့ဟောဝိပဿနာမြတ်စွာဘုရားသာသနာတော်တွင်တို့ကပြည့်စုံပြည့်ထောင်ခဲ့တဲ့ကံကလာအကျိုးပေးတယ်ဆိုတာအတိအကျဆမ်းမပန်းနေတယ်။ဒါဖြင့်သုမနာမင်းသမီးဘဝကောသရမင်းကြီးရဲ့သမီးတော်ဘဝမှာပြည့်စုံပြည့်ထောင်တဲ့ကံကအကျိုးပေးတာဟုတ်လားမဟုတ်ဘူး။ဟောဝိပဿနာမြတ်စွာဘုရားသာသနာတော်တို့ကပြည့်စုံပြည့်ထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဒီကဒီဘဝမှာလာပြီးအကျိုးပေးနေခြင်းဖြစ်တယ်နော်ဒီတော့အတိတ်ကဒီလိုကံတွေကအကျိုးပေးတာကိုလက်မခံနိုင်ဘူးဆိုရင်ပေါ့နော်ဒီကကြီးတွေဒီကမကြီးတွေတခုပြင့်တက်ပြီးစဉ်းစားကြည့်စမ်းခုလိုကောင်းမှုကုသိုလ်တွေကိုထပ်ပြီးပြုနေဖို့လိုသေးလားမလိုတော့ဘာဖြစ်လို့လဲ အတိတ်ကကံကတော့အကျိုးမပေးရင်ပြစ်ဆုံးပါမှာပြစ်ဆုံးပြုတ်ထောင်နေတဲ့ကံဒီကလည်းအကျိုးပေးမယ်လို့ဘယ်လိုပြောနိုင်မလဲပြောနိုင်ဘူးဒါပေမဲ့ဒီညမှာပြောလို့ရင်ကပါလေမြတ်စွာဘုရားကဝိဇ္ဇာတနာဥပါဒံသင်္ခါရကံစတဲ့အကျောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်အကျိုးရုပ်တဲ့နန္ဒီသင်္ချာဖြစ်ပုံကိုမြင်အောင်ရှုပါလို့ဒီတတိပဌံကြည့်တင်တဲ့မှာဖြည့်သွင်းပြီးဟောနေတယ်ဟောနေတဲ့အတွက်ကြောင့်ဒီဝိဇ္ဇာတနာဥပါဒံသင်္ခါရကံတွေကလည်းဒီဘဝမှာဖြစ်တဲ့တရားဟုတ်လားမဟုတ်ဘူးကိုယ်လက်ရှိယုံနာကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းဖြစ်တဲ့အဝိဇ္ဇာတနာဥပါဒံတခါတော့ကံကိုပြောနေတာနော်လက်ရှိဘဝမှာလည်းထပ်ပြီးတော့တခါကြီးတွေမှကြီးတွေပြုစုပြုထောင်းနေတဲ့အဝိဇ္ဇာတနာဥပါဒံတခါတော့ကံနေမရှိဘူးလို့တော့မဆိုလိုဘူးရှိမယ်နော်ဒေဝိဇ္ဇာတနာဥပါဒံတခါတော့ကံကြီးကနောက်အနာဂတ်ခန္ဓာ၅ပါးရဲ့အကြောင်းရင်းသာဖြစ်တယ်ပြစ္ဆုတ်ကံခန္ဓာ၅ပါးတို့ရဲ့အကြောင်းရင်းဟုတ်လားမဟုတ်ဘူးအတိတေဟေတောပိစ္ဆာဣဒံဒီဖလပိစ္ဆကံဣဒံဒီဟေတောပိစ္ဆာအယတိဖလပိစ္ဆကံဆိုပြီးတော့အတေကရာများမှာပရိသမီရာမဲ့ပါဠိတော်ဒီကိုကိုးကားပြီးအတိအကျညွှန်ကြားထားပါတယ်နော်အတိတ်ကပြုစုပြုထောင်းခဲ့တဲ့ဝိဇ္ဇာတနာဥပါဒံတိကရကံစားတဲ့အကြောင်းတရားတွေကြောင့်ဒီဘဝမှာရုပ်ဒီနဲ့နဲ့ထင်ရှားဖြစ်တယ်ဒီဘဝမှာပြုစုပြုထောင်းနေတဲ့ဝိဇ္ဇာတနာဥပါဒံတိကရကံတွေကြောင့်နောက်အနာဂတ်မှာရုပ်ဒီနဲ့နဲ့ထင်ရှားဖြစ်မယ်စသည်ဖြင့်ဒီလိုအတိအကျညွှန်ကြားထားပါတယ်နော်ဒါကြောင့်ဦးဇင်းတို့ဝိဇ္ဇာတနာဥပါဒံတိကရကံစားတဲ့အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးရုပ်နဲ့ထင်ရှားဖြစ်ပုံကိုသိအောင်မြင်အောင်ရှုရတော့မယ်ဆိုရင်သောဝိဇ္ဇာတနာဥပါဒံတင်္ဂရကံတို့ဖြစ်ခရာဖြစ်တဲ့သို့အတိတ်ဘဝကိုလှမ်းပြီးမရှုရင်မြင်မမလားမမြင်နိုင်တော့ဘူးဒါကြောင့်တိပဒံကျင့်စဉ်ဒီပြစ္ဆုတ်ဘံပေါ်ရပေါ်ရကိုသာရှုနေတဲ့ကျင့်စဉ်ဖြစ်တဲ့အတိတ်ကရှုရတဲ့ကျင့်စဉ်မဟုတ်ပါဘူးလို့ပြောနေတဲ့စကားတွေဟာဒီတိပဒံပါဠိတော်နဲ့တော့ညီပါမလားမညီဘူးတိပဒံကျင့်စဉ်နဲ့မှမြတ်စွာဘုရားကိုတော်တိုင်ကအဝိဇ္ဇာတနာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေသင်္ချာဖြစ်လို့အကျိုးရုံနဲ့သင်္ချာဖြစ်ပုံကိုမြင်အောင်အရှုခိုင်းတာအတိတ်ဆိုတဲ့စကားလုံးမသုံးမိမဲ့လို့ဒီအဝိဇ္ဇာတနာဥပါဒသင်္ခါရကံတွေကဘယ်တော့မှဖြစ်ခဲ့တယ်ဆိုတာကိုဉာဏ်နဲ့စမ်းသပ်ပြီးကြည့်လိုက်မယ်ဆိုရင်အတိတ်ဘဝကဖြစ်ခဲ့တယ်ဆိုတာတော့လက်မခံနိုင်ဘူးလားလက်ခံနိုင်ရမယ်အကျိုးအတိတ်ဘဝကဖြစ်ခဲ့တယ်ဆိုတာကိုလက်မခံနိုင်ဘူးဆိုလို့ရှိရင်တော့ဒီသာကြီးတွေဒီမကြီးတွေတစ်ဆင့်တက်ပြီးစဉ်းစားကြည့်ရောဘုရားရှင်ဘုရားအလောင်းတော်များလက်တင်ရှင်တဲ့ကဘာတည်းပါရမီတွေဖြစ်နေဖို့လိုသေးလားမလိုတော့ပါဘူးနော်နောက်ထပ်လည်းဒီဘက်မှာကောင်းမှုကုသိုလ်တွေကိုအပင်ပန်းခံပြီးပြုစုပြုထောင်နေပေါ်ပါလို့သေးလားမလိုတော့ဘူးဘာဖြစ်လို့လဲပါရမီဆိုတာအတိတ်ပဲမရှိဖြစ်သွားလိမ့်မယ်နော်ဒါကြောင့်ဦးဇင်းတို့ဝိဇ္ဇာတနာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေသင်္ချာဖြင့်အကျိုးရုပ်တွေနာနေသင်္ချာဖြစ်ပုံကိုမြင်အောင်ရှုဖို့မြတ်စွာဘုရားကတော့ဟောနေပြီဟောနေတဲ့အတွက်သူယောဂီသူတော်ကောင်းကပြုစုပံမှာသစ္စာဗိဒ္ဓအနတ္ထာနာတို့နဲ့ယုံနာတွေကိုသိတဲ့ကြအပြင်းများအလန်လန်သိကြည့်ပြီးတဲ့အချိန်ခါမှာဒီတော့ဒီနေ့ဒီဘယ်လိုအကြောင်းကြောင့်သင်္ချာဖြစ်နေရပါသလဲလို့အကြောင်းတရားကိုသိကျင်တဲ့စိတ်ဖြင့်အတိဖက်တော့တာစုပြီးယုံနာနေကိုတစ္ဆတ်တစ္ဆသင်ကြည့်သွားရပါတယ်ဒီသင်္ကြန်တွေကတော့ပရိစ္ဆသမုပ္ပါသင်္ကြန်နည်း၄နည်းတော့တနည်းလို့မှတ်ပါနော်အဲဒီလိုသင်ကြည့်လိုက်တဲ့အချိန်ကမှနောက်ဆုံးအမိဝါနဲ့ပရိနာနေကလရေးကြီးအခက်ယုတ်ဒီနန်းနေကိုမြင်အောင်စပြီးသင်စီရသင်စီပြီးတဲ့အချိန်ကမှကလရေးကြီးမှရှိတဲ့ယုတ်ဒီနန်းနေကိုသင်စီပြီးပြီးဆိုရင်ထိုယောဂီသူတော်ကောင်းကဒီယုတ်ဒီနန္ဒီဘယ်လိုအကြောင်းတရားကြောင့်သင်္ချာဖြစ်နေရပါလဲလို့သိကျင်တဲ့စိတ်ဖြင့်အတိတ်ဘက်ကိုတာဆိုပြီးလှမ်းပြီးလွတ်ကြည့်လိုက်တဲ့အချိန်ခါမှာအတိတ်ကပြုစုမြို့ထောင်ခဲ့တဲ့အဝိဇ္ဇာတနာဥပါဒံသင်္ခါရကံဒီရဲ့မြင့်ပြခံရဖြစ်တဲ့မရဏသန္တဇောနမိတ်ကိုမြတ်တော်အဖြစ်သွားသိတတ်တယ်နော်ဒီကံဒီဘုံတော်လည်းသွားသိတတ်တယ်ဒီနေ့တဲ့ဘုံတော်လည်းသွားသိတတ်တယ်အဲ့ဒီဘုံတွေပြည့်ပြီဆိုရင်ဒီဘုံမှာဖမ်းပြီးတဏိဘသာဆက်တယ်ဘုံကပြညာဖြစ်နေတော့နော်ပရမတ်ကိုမြင်အောင်ပြောင်းပြီးတော့ဆက်ရဒါလေးပါစတယ်လို့ကလအမုံဖြစ်ရင်ရုပ်ခွဲယုံတည်နန္ဒီခွဲယုံတည်နန္ဒီခွဲပြီးတဲ့အချိန်ကမှဟရိယဝုဒ္ဓကိုမိအောင်ဖမ်းမိအောင်ဖမ်းတဲ့အချိန်ကမှဟရိယဝုဒ္ဓကဟရိယဝုဒ္ဓကိုမိတယ်ပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘဝင်မနောအတ္တိတကိုသွားတွေ့လိုက်တယ်။ဒီဘဝင်မနောအတ္တိတကိုသွားတွေ့ပြီဆိုလို့ရှိရင်တော့အတိတ်ဘဝကဒေဂာနိကာလမှာထင်နေတဲ့မရဏတဏ္ဍသောအာယုံကိုဖမ်းလို့မိပြီနော်ဘဝမနောအကြည့်လေးရှိတော့ကြည့်လိုက်နောက်ဆုံးကြည့်လိုက်နော်ဒီကန်ဒီပဲဆွဲကြည့်လိုက်မသိခင်စောစောပိုင်းကိုဆွဲကြည့်လိုက်အဲဒီလိုခတ်တော့ခေါင်းပြန်ထက်ခတ်တက်ကကြည့်လိုက်လို့ချင်းဒီကန်ဒီကလည်းမသန္ဒရာကြီးဆင်းရမယ့်တရားဝါမှန်ခဲ့ရင်ယဟန္တာမဟုတ်တဲ့တရားဝါမှန်ခဲ့ရင်ပေါ့ဒီကံကမနမိတ်ဂတိနမိတ်ဆိုတဲ့နမိတ်၃မျိုး၃မျိုးမျိုးထင်မြတ်ဓမ္မတာဖြစ်ပါတယ်ဘာကြောင့်ဒီနမိတ်တွေကထင်ရတယ်လို့လှမ်းမျောပြီးကြည့်လိုက်တဲ့အချိန်ကမှအကျိုးပေးမဲ့ကံရဲ့စွန့်ရင်တတ်တိကြောင့်ဒီနမိတ်တွေကထင်နေတာဘဝတစ်ခုကိုဖြစ်စေမဲ့စွမ်းအင်တတ္တိရှိနေတဲ့ကံရဲ့စွမ်းအားကြောင့်ဒီကံကံမနမိတ်ဂတိနမိတ်ဆိုတဲ့နမိတ်သုံးခုတစ်ခုကိုထင်နေတယ်။အဲ့ဒီထင်တဲ့အပိုင်းပေါ့နည်းနည်းလေးပုံစံသဘောပေါက်အောင်လို့ဦးဇင်းနည်းနည်းဖြတ်ပြောဖို့လိုတယ်နော်။ယောဂီတဦးပေါ့ ဒီမနတနာကမ္မနမိတ်ကလေးရှာဖွေဖို့ရန်အတွက်အစိုက်ခင်းလိုက်တော့သူကစိုက်လို့မရဘူးလို့မောမောနေတယ်ဆိုပြီးဦးစင်းကိုအကြောင်းပြတယ်။မောမောနေတယ်ဆိုတာအကြောင်းပြတဲ့ဦးစင်းကဒါဖြင့်ရင်ရှင်းတိုးပြီးတော့နည်းနည်းစိုက်ကြည့်ပါ။မရဏတနာသောရဲ့ရှေ့ဘက်တော့ခတ်ဆောသောဘက်ကိုလှမ်းမြောက်ပြီးစိုက်လိုက်ပါလို့စိုက်ခင်းလိုက်တဲ့အခါကျတော့ဘာပေါ်လာလဲ။ယဟန်တော်တစ်ပါးကိုဆွန်းလုံးနေတဲ့ပုံပေါ်လာတယ်။အဲ့ဒီပုံလေးကိုသေချာချာဖမ်းပြီးစိုက်လိုက်တော့ပုံကတော့မြန်မာအမျိုးသားပုံနဲ့မတူဘူးအိန္ဒိယအမျိုးသားပုံစံလေးနဲ့တူနေတယ်နော်ဒီနေ့အချိန်ကကျတော့အဲ့ဒီသံဃာတော်တစ်ပါးကိုဆွန်းနှောင်းနေတဲ့ဒီပုံမှာဆွန်းခံနေတဲ့ကိုရောကတခုဆွန်းနှောင်းနေတဲ့ပုဂ္ဂိုလ်ကတခုနှစ်ဦးရှိတဲ့အခါကျတော့အဲ့ဒီယုံနာနဲ့မှမိမိရဲ့ယုံနာတဏ္ဍာအစင်းကဘယ်ယုံနာဖြစ်တယ်ဆိုတာကိုတိတိကျကျနှမ်းပြီးစိုက်ကြည့်စမ်းလို့ဦးစင်းကခင်းလိုက်တော့ဆွန်းနှောင်းနေတဲ့ပုဂ္ဂိုလ်ကဓာလီပါစိုက်ကြည့်ယုံနာခွဲကြည့်ဆွမ်းအလှူခံနေတဲ့ကိုရောကိုလည်းဓာလီပါဆက်ပြီးယုံနံခွဲကြည့်အဲ့ဒီလိုခွဲကြည့်ခိုင်းလိုက်တဲ့အချိန်ခါမှာဆွမ်းအလှူခံနေတဲ့ကိုရောရဲ့ယုံနံတန်တန်အစင်းနဲ့မိမိရဲ့ယုံနံတန်တန်အစင်းကကြိုးတန်းလို့ဒကန်းနဲ့တန်းနေတာမတွေ့ရဘူးနော်။တနည်းအားဖြင့် process အတန်းတစ်ခုလို့တန်းနေတာမတွေ့ရဘူး။ဒီဘက်ကဦးဇင်းတို့ဆွမ်းလုံးနေတဲ့ပုဂ္ဂိုလ်ရဲ့ယုံနံတန်တန်အစင်းနဲ့သူ့ရဲ့ယုံနံတန်တန်အစင်းကိုကြည့်လိုက်တော့ဖြစ်ပြဖြစ်ပြနဲ့လာနေတဲ့အစင်းအတန်းကတစ်ခုတည်းဖြစ်နေ။ဖြစ်နေတဲ့အချိန်ခါကျတော့အဲ့ဒီမှာယောဂီတတော်ကောင်းကဆွမ်းအလှူခံတဲ့ကိုရောဒီငါမဟုတ်ဘူး။ဆွမ်းလို့နေတဲ့ပုဂ္ဂိုလ်ဒီငါဖြစ်တယ်ဆိုတာကတော့ယောဂီကနားလည်သွားပြီ။နားလည်တဲ့အချိန်ခါမှာဘာလုပ်တယ်။အဲ့ဒီဆွမ်းလို့နေတဲ့ပုဂ္ဂိုလ်ဟာဘာစုတောင်းတယ်ဆိုတာကိုတိတိကျကျမြင်အောင်ပြန်စိုက်စမ်းပါဆိုပြီးတော့အဆက်ခင်းရတယ်။စိုက်ပုံဆိုင်ကြီးကတော့အဲ့ဒီဆွမ်းလို့နေတဲ့ပုဂ္ဂိုလ်ရဲ့ဘဝမနောအကြည့်ကိုမိအောင်ဖမ်းရပါတယ်။ဘဝမနောအကြည့်ကိုမိကျင်တယ်ဆိုလို့ရှိရင်တော့သူ့ရဲ့ဟရိယဝုဒ္ဓရုပ်ကိုမိအောင်ဖမ်းတတ်မယ်။ဟရိယဝုဒ္ဓကိုရှုတတ်မယ်ဆိုရင်တော့ဘဝမနောအကြည့်ကိုဖမ်းလို့ရတယ်။အဲ့ဒီဘွေမနောကြီးကိုရှေ့တော့နောက်ဆုံးကြည့်လိုက်ရင်ဘွေမနောကြီးကခုလိုရဲ့အကြမ်းမှာဖြစ်ပေါ်နေတဲ့ဝိသိစိတ်အစဉ်ကိုသိသိလို့ရပါတယ်။အဲ့ဒီလိုသိသိခိုင်းလိုက်တဲ့အချိန်ခါမှာဘာတွေ့လဲ။ဆွန်လေးတစ်စွန်းလောင်းပြီးတော့သူတောင်းတဲ့ဆုကတော့အရှင်ပြတော်လိုတပည့်တော်လည်းယဟန်ဖြစ်ရပါလို့ဤလို့ဒီဆုပဲသူကအကြောင်းနော်။ယဟန်တို့အတိမနေတဲ့သဘောကအဝိဇ္ဇာ။သူယဟန်ဘုရားကိုတွေ့တာတတ်မဲ့နေတဲ့သဘောကတဏှာ။စိတ်ကပ်ပြီးဆွဲနေတဲ့သဘောကဥပါဒါဒီဝိဇ္ဇာတနာဥပါဒံသုံးခုခြံရံပြီးတော့ဆွမ်းလူချင်းဆိုတဲ့ကုသိုလ်စေတနာအုပ်စုသင်္ခါရပြုစုပြုထွန်လိုက်တယ်။ဘာဖြစ်လို့သူကသင်္ခါရလို့ခေါ်လဲလို့မင်းရင်တော့ဘဝတစ်ခုကိုဖြစ်ပေါ်လာအောင်ပြုပြင်ဖန်တီးပေးမဲ့ဖန်ဆင်းခြင်းအဖြစ်ဖြစ်တယ်နော်။ဘဝကိုပြုပြင်ဖန်တီးပေးနေတဲ့ဖန်ဆင်းခြင်းအဖြစ်ဒီသင်္ခါရနဲ့ကံပဲဖြစ်ပါလေနော်။အဲ့ဒီသင်္ခါရတရားတွေကအနိစ္စတရားဖြစ်ခြင်းကြောင့်ချုပ်ပြတ်သွားတဲ့အချိန်ကမှယုံနာအစဉ်မှာယုံနာထားခဲ့တဲ့စွမ်းအင်ကမ္မတ္တိလေးကတော့ကံ။ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်းငါကိုစုံသွားပြီစုံတဲ့အချိန်ကမှဒီကံကအကျိုးပေးမဖြစ်ကိုဆန်းစစ်ကြည့်လိုက်တော့လေပရိသန္ဓေကလယေကြီးမှာရှိနေတဲ့ယုတ်ဒီနန္ဒီနဲ့ကြောင်းကျဆက်မှုရှိမရှိကိုသေသေချာချာဟိုဘက်ကြီးဒီဘက်ကြီးအကြည့်ခိုင်းတော့လေဒီကံတော့အကျိုးပေးနေတယ်ဆိုတာတွေ့ရတယ်တွေ့တဲ့အချိန်ကကျတော့နောက်တစ်ခုဥစဉ်ကဘုဒ္ဓတအနေနဲ့နားလည်ခြင်းလို့သူ့ကိုမရဏဘဏအခါပြန်အဆက်ခင်းရတယ်ဘာဖြစ်လို့လဲဒီကံကအကျိုးပေးတယ်ဆိုတာကိုသေးကြပေမဲ့လို့မရဏတဏအချိန်ခါမှာသေကဏီဆက်ဆက်မှလည်းဒီကံကြောင့်ကောင်းတဲ့နမိတ်ဒီအာယုန်นี่ထင်းမထင်းကိုပြန်ပြီးဆန်းစီရပါတယ်အချိန်ချင်းဆန်းစီရတဲ့လုပ်ငန်းခွင်ဖြစ်တယ်နော်အဲဒီလိုဆန်းစီရတဲ့အချိန်ကကြတော့မရဏတဏအခါသေကဏီကာလမှာပြန်ပြီးဆန်းစိုက်ဆင်းလိုက်တဲ့အချိန်ကကြတော့ဘာဖြစ်တယ်လဲဆိုတော့သူကအဲ့ဒီဘဝမှာဓမြဟမ်ဓမြတော့တိုက်လိုက်တဲ့အချိန်ကကြတော့ဖမ်းမိတယ်ဖမ်းမိတဲ့အချိန်ကကြတော့သူ့ကိုခုတ်တယ်ရိုက်ပုတ်ပြီးတော့ဂွနီအိတ်တလုံးနဲ့ထည့်ပြီးတော့ကျိုးနဲ့ချီကျိုးနဲ့ချီပြီးတော့ရေထဲကလေးဘောတင်ပြီးတော့ခေါ်သွားပြီးတော့ရေထဲရောက်တော့ကန်ချလိုက်တာအဲ့ဒီရေထဲမှာရေနစ်ပြီးမောပြီးပြရတဲ့အတွက်မသေးခင်မှာမောနေတော့ဒီအချိန်ကမှပြန်ပြီးတော့သူ့ရဲ့ဒီမရဏတဏ္ဍအခါကိုပြန်ဆက်လိုက်တဲ့သူကမောနေတယ်အဲ့ဒီသဘောကြီးဦးဇင်းတို့ဒီကကြီးဒေါက်တာမင်းတင်မုံကလည်းသူ့ရဲ့ရှေ့ဘဝနောက်ဘဝသိဗ္ဗံနိကအထောက်အထားများဆိုတဲ့စာအုပ်ထဲမှာဒီပုံစံလေးအနောက်တိုင်းကရှားဖွေတွေ့ရှိတဲ့အကြောင်းရေးထားတယ်။ဦးဇင်းကအဲ့ဒီမှာတော်တော်လေးအံ့ဩသွားတယ်နော်။ယောဂီတွေကဦးဇင်းတို့သူတေသနာပြုကြည့်လိုက်တဲ့အချိန်ခါမှာအတိတ်ကဒေဂာနိကာလမှာဒီလိုမောကြီးပန်းကြီးနဲ့ဘဝအဆုံးသတ်ခဲ့တဲ့ပုဂ္ဂိုလ်ကအဲ့ဒီဒေဂာနိကာလကိုပြန်ဆက်လိုက်ချက်ချင်းဟိုမှာမောတဲ့ပုံစံတိုင်းပဲပြန်မောမောနေတယ်နော်။အဲ့ဒီပုံစံမျိုးတွေတော်ခမ်းများများတွေ့ရတယ်ပြရတဲ့အချိန်ကကြတော့အဲ့ဒီအရှင်မြတ်ပြောနေတာဟုတ်မဟုတ်ပါမလားလို့ဒီလိုတော့ဆန်းစစ်စရာတခုတော့ရှိတယ်။ဟုတ်လားတဲ့အထောက်အထားတခုကတော့ဘာလဲလို့မေးတော့အဲ့ဒီယောဂီမှဒီနေ့ဘုရားခုဘုရားမှလှမ်းကြည့်လိုက်တော့အတိတ်ဘုရားကအဲ့ဒီဓာတ်ဒဏ်ရာတွေအခုတ်ခံလို့ခေါင်းမှာပါလာတဲ့ဒဏ်ရာကြီးတွေကုတက်ပြီးရှိနေတယ်။ဟောသူ့အမေကပြောတယ်သူတော့ဘာလာလျှောက်လဲတပည့်တော်ဖျားတဲ့တပည့်တော်ငငယ်တုန်းကတပည့်တော်အမေကနည်းနည်းလေးတပည့်တော်ကြီးလာတဲ့အခါကျတော့ပြောတယ်တဲ့ဘယ်လိုပြောလဲ နင်မွေးလာတော့ကနင်ကောင်းမှဒဏ်ရာကြီးတွေပါလာတယ်နင်မွေးလာတော့ကနင်ကောင်းမှဒဏ်ရာကြီးတွေပါလာတယ်ဆိုပြီးခဏခဏပြောတယ်ဒါဟာခိုင်းလုံးနဲ့အထောက်အထားလေးတွေပဲဟုတ်တယ်မဟုတ်လားနင်မွေးလာတော့ကနင်ကောင်းမှဒဏ်ရာကြီးတွေပါလာတယ်ဆိုပြီးခဏခဏပြောတယ်ဒါဟာခိုင်းလုံးနဲ့အထောက်အထားလေးတွေပဲဟုတ်တယ်မဟုတ်လားအဲ့ဒီဒဏ်ရာတွေဒီနေ့ဒီရှိနေပါသေးတယ်သူကောင်းမှဒါကြောင့်ဦးဇင်းတို့ဒီအတိတ်ကပြုစုပြောထားတဲ့ဒီကံဒီမှာဒီလောက်ထက်ထက်နေတဲ့ပုဂ္ဂိုလ်တယောက်အဖို့ဒီကုသိုလ်ကံလေးကဘယ်ပုံဘယ်ပန်းပြဏိနာအဖြစ်ကယ်တင်ပေးနိုင်မလဲလို့နေစရာရှိတယ်။အဲ့ဒီချိန်ကမှသူ့ရဲ့မရဏတဏ္ဍသေကံဒီနောက်ဆုံးအချိန်ရေထဲမှာနစ်မြုပ်နေရတဲ့အချိန်ကိုဖမ်းပြီးအဆက်ခင်းလိုက်တော့သေကံဒီဆက်ဆက်မှာဒီဆွန်းလောင်းဇူနေတဲ့ကံအာယုံနမိတ်ခရစ်ဒီပြန်ပြီးပေါ်နေတယ်။ဒါကြောင့်ဒီကကြီးတွေဆွန်းလေးတစ်စုံဟာဘဝတစ်ခုကိုကယ်တင်ပေးနိုင်တဲ့ဆွမ်းအားမရှိဘူးလား။ရှိတယ်။ကောင်းမှုကုသိုလ်တို့ဒီမပြုတ်နေဘူးလား။ပြုတ်နေပါလေသံဃာတိသွားနေတဲ့အချိန်ခါမှာတော့ဒီကောင်းမှုကုသိုလ်မျိုးဟာအဖို့တစ်ခုမဖြစ်ဘူးလားအာဟုတိုက်တဲ့အဖို့တစ်ခုသိဖြစ်နေဒါကြောင့်သိကြိုးစားဖို့ကောင်းပါလေနော်ကဲရှိသေးတော့အဲ့ဒီလိုအဝိဇ္ဇာတဏဥပါဒတေခါရကံတင်ကြောင့်ရုပ်နဲ့နာနဲ့သင်္ချာဖြစ်နေပုံကိုယောဂီသူတော်ကောင်းကမြင်အောင်ရှုရမယ်အပိုင်းကအတိတ်မှာလည်းဒုနည်းလည်းကောင်းအတိတ်ဆက်ဆက်ကိုလှမ်းရှုရတယ်အနာဂတ်မှာလည်းဒုနည်းလည်းကောင်းအနာဂတ်ဘဝသုံးတဲ့အသည့်တော့လှမ်းရှုရဖို့လိုနေတယ်လို့ရခြင်းကမှာဘာကြောင့်ဒီအနာဂတ်ကိုရှုရတယ်လို့မင်းရခုနကမြတ်စွာဘုရားကသမုဒိယဓမ္မနုပ္ပတိကိုဟောပြတဲ့အချိန်ပိုင်းမှာဝရဓမ္မနုပ္ပတိဆိုတဲ့ပုဂ္ဂိုလ်လက်ဆက်ဟောထားတယ်။ဝရဓမ္မနုပ္ပတိကဝိဇာတနာဥပါဒံတိခါရကံစတဲ့အကြောင်းတရားတွေချုပ်သွားရင်အကျိုးရုပ်တဲ့ဉာဏ်ရှင်ချုပ်ရင်းပုံကိုလည်းမြင်အောင်ရှုဖို့မြတ်စွာဘုရားကညွှန်ကြားနေတယ်။ဒီတော့ဒကာကြီးတွေဒီမှာဒီနည်းနည်းလေးစဉ်းစားကြည့်။ဝိဇာတနာဥပါဒံတိခါရကံဆိုတာကအဲ့ဒီတည်းမှာဝိဇာရဲ့တဏှာရဲ့ဥပါဒံရဲ့ကပြည့်နေတာဟုတ်သင်္ခါရနဲ့ကံကကမ္မဝတ်ဝိသဒနာဥပါဒံလို့ခေါ်ဆိုအပ်တဲ့ဒီကိလေသာတွေဘယ်ချင်းကမှအကျွမ်းမဲ့ချုပ်ငိမ့်မလဲနည်းနည်းလေးဗုဒ္ဓဘာသာတွေဆိုတော့နားလည်ပါလိမ့်နော်ယဟနာဖြစ်တဲ့အချိန်ကမှတဏှာဖြစ်တော့ဇာလိုအတိတ်ကပြောရင်တော့အရဒ္ဓမဲ့ရတဲ့အချိန်ကမှဝိသဒနာဥပါဒံခေါ်ဆိုအပ်တဲ့ကိလေသာတွေအကုန်လုံးကုန်သွားတယ်ယဟနာဖြစ်တဲ့အချိန်ကအရဒ္ဓမဲ့ရမယ်အချိန်ခါကြမှာကုန်မယ်ဆိုရင်မိမိတို့ကလည်းအချိန်ခါမှာယဟနာကမဖြစ်သေးဘူးဆိုရင်ဘုရားယဟနာဖြစ်မဲ့အချိန်ဒီနောက်အနာဂတ်လို့မပြောသင့်ဘူးလားပြောသင့်နေတယ်ဒီလိုဆိုရင်တတိပဒံကျင့်စဉ်ဒီအနာဂတ်ရှုွက်ပါလားမပါဘူးလားလို့မေးရင်ပါနေတယ်အတိပ္ပဟာမယူဆတတ်လို့ပြောနေကြနော်ဒီတော့တတိပဒံကျင့်စဉ်နဲ့မှာကဘုရားရှင်ကအနာဂတ်ရှုွက်ပါနေတယ်ဒီတော့နောက်အနာဂတ်ရတယ်အချိန်ခါမှာအဝိဇ္ဇတနာဥပါဒသင်္ခါရကံကြီးကအကျိုးမဲ့ချုပ်ငိမ့်သွားတဲ့အချိန်ခါမှာအကျိုးရုပ်တည်နန္ဒီနန္ဒဘာမဖြစ်တော့ချုပ်ခြင်းလို့ခေါ်ဆိုအပ်တဲ့အနုဘာဒအနိရောဓသဘောအပြင်ချုပ်ငိမ့်ပုံကိုလည်းမြင်အောင်လှမ်းပြီးရှုရမယ်။အဲဒီလိုရှုလိုက်တဲ့အချိန်ခါကြတော့မှဝရဓမ္မနုပ္ပတိဆိုတဲ့သဘောကိုမြင်မယ်နော်။အဲဒီလိုသမုဒိယသဘောဝရသဘောတွေကိုအဖန်ဖန်ထက်ထက်ရှုပြီးတဲ့အချိန်ခါမှာဘုရားရှင်ကဘာညွှန်ကြလဲ။သမုဒိယဝရဓမ္မနုပ္ပတိတိုင်းအတွင်းမှာလဲအကြောင်းတရားတွေထင်ရှားပြီးအကျိုးတရားထင်ရှားဖြစ်ပေါ်အကြောင်းတရားတွေချုပ်ငိမ့်သွားရင်အကျိုးတရားချုပ်ငိမ့်ပုံတွေကိုလည်းပြဖာများစွာထက်ကတက်ကရှုဖို့ဆုံးပြတယ်။အကြောင်းအကျိုးဆင်းရဲလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုလည်းပြဖာများစွာထက်ကရှုဖို့ဆုံးပြနေတယ်။အဲ့ဒီအပိုင်းကတော့ဝိပဿနာဖန်ရောက်သွားပြီနော်။ပြီးတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤအဝိဇ္ဇာလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စစသည်ဖြင့်ဒီလိုရှုရမယ်အပိုင်းပါလာတယ်နော်။အဲ့ဒီအနာဂတ်ဆုံးတဲ့အတိတော့လမ်းမျောပြီးကြည့်ဖို့တော့လိုနေတယ်။ဘာကြောင့်ဒီအနာဂတ်ဒီအတိတ်တွေရှုနေရလဲလို့မေးရင်လေယောဂီသူတော်ကောင်းတွေအဖို့ကတခါတည်းဟန်ရှင်ပြည်တော်ကရွှေရီဆောင်းမှုတာလေးကိုလှမ်းပြီးလွမ်းနေတာလည်းမရှိဘူးလား။ရှိကြ мян နဲ့ပြိဿဗံအချင်းလေးကမကောင်းရင်တော့အနာဂတ်တစ်ချိန်တော့တို့ကောင်းနေရဲ့ဆိုပြီးအနာဂတ်ကိုလှမ်းပြီးမျောနေတာလည်းမရှိဘူးလား။ရှိတယ်။အဲ့ဒီလိုအတိတ်ကိုလှမ်းပြီးလွမ်းနေမှုအနာဂတ်ကိုလှမ်းပြီးမျောနေမှုတွေကိုမဖြစ်စေခြင်းနဲ့အတွက်တနည်းအားဖြင့်အတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးတို့အပေါ်၌လည်းတဏှာမာနဒိဋ္ဌိစတဲ့အစွဲတွေမဖြစ်စေခြင်းနဲ့အတွက်ကြောင့်ထိုအစွဲတွေပြုတ်ရင်းအတွက်အတိတ်ခန္ဓာ၅ပါးကိုလည်းဝိပဿနာရှုရတယ်အနာဂတ်ခန္ဓာ၅ပါးကိုလည်းဝိပဿနာရှုရတယ်ပိစ္ဆုပန်ခန္ဓာ၅ပါးကိုလည်းထိုတဏှာမာနဒိဋ္ဌိခေါ်တဲ့အစွဲတွေပြုတ်ရင်းအတွက်ဝိပဿနာရှုရတယ်ပိစ္ဆဒခန္ဓာ၅ပါးတင်စွဲနေသည်မဟုတ်ပုဂ္ဂိုလ်တွေကဗိဒ္ဓခန္ဓာ၅ပါးတွေအပေါ်၌လည်းလှမ်းပြီးတော့တဏှာမာနဒိဋ္ဌိတို့ဖြင့်စွဲနေတဲ့အတွက်ထိုအစွဲတွေပြုတ်ရင်းအတွက်ဗိဒ္ဓကိုလည်းရှုပေးရပါတယ်အဲ့ဒီတော့အတိတ်ကပြိဿဗံကလာသုံးပါအိဇဒဗိဒ္ဓတဏ္ဍနှစ်ပါးအဲ့ဒီတဏ္ဍနှစ်ပါးအတွဲမှာတည်ရှိနေတဲ့ အကြောင်းတရားအကျိုးတရားအစုအပေါ်နေကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးအကြောင်းကျိုးဆက်ဆက်ကရှုပါလိုက်ရင်တော့ဥရိယပြညာအကျေပိုင်းအတိတော့ရောက်သွားပြီနော်အဲ့ဒီလိုရောက်တဲ့ယောဂီတော်ကောင်းကအစ်စ်တဆင့်တက်ပြီးအရတ္ထဘောဘယ်လိုကြည့်မလဲဆိုတာကိုဘုရားရှင်ကဒီအာနာပါနအကျင့်စဉ်မှာဟောထားတယ်အတိကာယောတိဝါပနတ္တတိပိစုဖတိတာဟောတိယောဝတိဝါညာနာမတ္တယပရိသတိမတ္တယရူပကာယနာမကာယတသက်ပဲရှိတော့တယ်အဲ့ဒီလိုရူပကာယနာမကာယသာတသက်ရှိတော့တယ်ဒီရူပကာယနာမကာယတသက်အပေါ်၌တတိတိခံရစွာကပ်ပြီးတည်နေတယ်အဲ့ဒီတတိတိဝိပဿနာဉာဏ်ဤအဆင့်ဆင့်တို့ဘလာဖို့ဝိပဿနာဉာဏ်ဤရှင်တွဲနေတဲ့တတိတရားဤအဆင့်ဆင့်တို့ဘလာဖို့အတွက်ဖြစ်တယ်လို့ဒီလိုဘုရားကဆက်ဟောတယ်ဘာပြောလိုတာလဲလို့မေးတော့ယောဂီတော်ကောင်းကဒီချိန်ခါမှာဥရိယပြဉာဏ်အကျေရှုပါနေဥရိယပြဉာဏ်အကျေပဲအရင်ပိုင်းရောက်လာတဲ့အချိန်ခါမှာနောက်ဆုံးဥရိယပြညာရှုခွက်တွေကကုံသွားလို့ချင်းယုတ်တဲ့နံတဲ့တေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်သင်ပြီးသူနေကြီးတွက်အောင်ရှုရတယ်တွက်လာပြီဆိုလို့ချင်းအဖြစ်ကိုမကြည့်တော့ပဲအပြတ်တက်ကိုတစ်ဖက်သာကြည့်နိုင်ခဲ့တော့နောက်ဆုံးအဖြစ်ကိုမမြင်တော့ပဲအပြတ်တက်ကိုသာတွက်ပြီးမြင်တယ်အဲ့ဒီလိုအပြတ်တက်မြင်ပြီဆိုလို့ချင်းထိုယောဂီသူတော်ကောင်းရဲ့သဏ္ဍာန်မှာဘာဖြစ်လာကြလဲယုတ်ကလတ်တွေအလုံးဒီချိန်ကမှပျောက်သွားပြီအမှုန်လေးတွေမတွေ့တော့ဘူးယုတ်တဘောတက်တဲ့နန္တဘောတက်တဲ့သာကျန်နေတယ်အဲ့ဒါကိုရည်ရွယ်ပြီးတော့မြတ်စွာဘုရားကရူပကာယတက်တဲ့နာမကာယတက်တဲ့သာသွားပြီးတွေ့နေလိမ့်မယ်ထိုရူပကာယနာမကာယတက်တဲ့အပေါ်နဲ့တတိတိခံရစွာကပ်ပြီးဒီနေလိမ့်မယ်အဲ့ဒီတတိတိခံရခဲ့မယ်ဆိုရင်ဝိပဿနာဉာဏ်နဲ့လည်းအချင်းချင်းတို့ပါလာမယ်ဝိပဿနာဉာဏ်နဲ့ရှင်းပြနေတဲ့တတိတိလည်းအချင်းချင်းတို့ပါလာလိမ့်မယ်လို့ဒီလိုမြတ်စွာဘုရားဟောထားတယ်အဲ့ဒီလိုတို့ပါပဲလို့ရှင်းရင်တော့တဖြည်းဖြည်းအင်းဒီရေကရင့်ကျက်လာပြီးဝိပဿနာဉာဏ်ဉာဏ်လည်းရင့်ကျက်လာပြီဆိုရင်တော့မဖြစ်မလဲအနေတိတောသာဝိရေတိနာသကိစီလောကေဥပတိယတိအနေတိတောသာတနာမန္တတိတိတော့ဖြင့်မပြီးတော်မူရေလေးဝိရေတိနေတိုင်းပဲဤတင်းစီလောကေယောဝေရဏတိညာသင်္ခါရဝိညာဉ်ဟုခေါ်သောအတ္တသံတကုသောလောက၌သံတကုဥပါဒနေခန္ဓာငါးပါးတိဟုသောလောက၌နာဇဥပတိယတိငါငါဟာဟုရဲ့ဆွဲယူမှုမရှိတော့ပဲအဆွဲအလုံးပြုတ်သောတဲ့ဘောအတွင်းမှာတည်ရှိနေတဲ့ယောဝေနာတညာသင်္ခါရဝိညာဉ်လို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးဥပါဒဏ်နဲ့ခန္ဓာ၅ပါးတို့အပေါ်၌ငါငါဟာလို့ဆွဲယူနေတဲ့တဏှာဆွဲမာနဆွဲတိတိဆွဲအစွဲတွေအလုံးပြုတ်သွားလိမ့်မယ်။ဘယ်ခါမှပြုတ်လဲ။အရတ္တမဲ့ရတဲ့အချိန်ခါမှပြုတ်မယ်။ဒါကြောင့်အရတ္တမဲ့အရတ္တဘောကိုအထုတ်ထပြီးတော့မြတ်စွာဘုရားကအာနာပါနအကျင့်စဉ်ကိုဘယ်လိုညီပုံချုပ်လိုက်လဲ။ယောဂောဘိကဝေဘိကုကာယေကာယ ानु ပတိဝိဟရတိကာယ ानु ဘသနာတတိပဋ္ဌာန်ကိုအာနာပါနပြင့်ပြင်လမ်းကပေါ်များအထုတ်ခြင်းနဲ့ဆိုရင်ဒီတိုင်းပဲပြင့်ပြင်ကြုပ်ဖို့ပေါ်များအထုတ်ရတယ်လို့ဒီလိုဘုရားရှင်ကအညီကုန်းချုပ်ထားတယ်နော်ဒါကတော့ဥဒ္ဓဘီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ကတတိုင်းဆွေဘာကိုပြန်ပွားလွယ်တယ်တတိုင်းတစ်ပါးတစ်ပါးမှာသမဘရှင်ဘာကိုပွားလွယ်တယ်အဲ့ဒီသမဘရှင်ဘာတတိုင်းဆွေဘာတို့ကို24မျိုးသောအချင်းအတို့ဖြင့်တင့်ကျေပြီးသမာဓိထူထောင်မဲ့ခြင်းနဲ့လွယ်တယ်ဆိုပြီးတော့ဟောအကင်ခေယတုတ်တံညမှာမြတ်စွာဘုရားဟောထားပါတယ်နော်အဲဒီလိုဟောထားတဲ့ပြင့်ပြင်အတိုင်းနဲ့မိမိတို့ကအဘိညာဉ်လေးကိုလွန်လန်းတောင်းကြခဲ့တယ်ဆိုလို့ရှိရင်လည်းအဲဒီနည်းစဉ်နဲ့အတိုင်းအဲဒီအချိန်ကမှပြင့်ပြင်ကျုပ်ကိုပေါင်းများအထောက်ရင်လည်းရနိုင်ပါတယ်သို့တော့ဒီမှာအရှင်ဘုရားတို့ကြည်တယ်ထားတဲ့အရှင်တွေ့နေတဲ့အမထေရကတော့ခொနကတို့ရဲ့ကြည်စဉ်လေးကိုယဟန်တော်တည်းကိုပြန်ပြီးဟောပြတဲ့အပိုင်းမှာဒီပုံစံအတိုင်းတော့မလာဘူးနော်ဒုလာတဲ့ပုံစံကတော့ပထမယမပုဗ္ဗေနိဝါဒလောကတိအဘိညာဉ်ဒုတိယယမဒီပါဇက်ကိုအဘိညာဉ်တတိယမောဒောယံရောက်တဲ့အချိန်ခါမှာအာတောဖြစ်ဉာဏ်ရရှိတဲ့အကြောင်းဟောပြထားပါတယ်နော်ဒါကြောင့်တို့ရဲ့ထေရဝါဒပါဠိလေးကိုပြန်ပြီးနာပြရဲ့တရားဏီကုန်ချုပ်ကြအောင်နော်ဒီဇေကုဏမိသာတော်ဟံတလိဒောအဘဘောဇနောဤနာကမနမအာတိဟောတိပုဗ္ဗသတ္တောခန္ဓာတိဒိဋ္ဌောသူစင်းရတိဟုတ်တဝါစီ၏အပ္ပဘောဇဏောနေပါသောအစအာရရှိသူတိဟုတ်တဝါစီ၏မိစေကုဏမိယုံညာနှင့်အမျိုးအလှ၌ဇာတောဖြစ်ကြရဝေ၏ဤနာကမယုံညာနှင့်မမငါအာဤနာကမယုံညာနှင့်လုံရရသည်အာတိဖြစ်ကြရလေ၏ပုဗ္ဗသတ္တကောပန်းတိုင်းသောမရှင်ပင်ကြောင့်အမျိုးအနယ်ပြီးဟောတင်ဖြစ်ခဲ့ရဘူးလေကြီးသူ့ဘုရားလေးကိုသူပြန်ပြောင်းပြီးတော့ယဟန်လေးကိုဟောပြနေနော်ဒင်းကဘယ်အမျိုးတည်းကရှင်းရန်ပြုပြီးလာရဒါလဲဒင်းကဘယ်ပုံဘယ်ပန်းဗေနိနာအဖြစ်အာတော်ဂုံကယဟန်နာဖြစ်လာရဘာကလေးစသည်ဖြင့် တရင်သုံးပေါ်တွေကလည်းသူ့ကိုမြင်မြန်ကြတယ်မြင်မြန်ကြတဲ့ရည်ရချက်ဥဒိချက်ကတော့ဘိဟနာဒလို့ခေါ်ဆိုအပ်တဲ့ရှင်နေမင်းကျောင်းဝတ်လို့မြတ်စွာဘုရားရဲ့သာသနာတော်မှာဘလောက်ရင့်ညံ့နေတဲ့အမျိုးအနွယ်ရှိတဲ့ပုဂ္ဂိုလ်တူဆိုလဲအထွတ်အထိပ်တော့ရောက်နိုင်တယ်ဆိုတာကိုကျောင်းဝတ်ပြစေလို့တဲ့ဥဒိချက်ဖြင့်မြင်မြန်ကြခြင်းဖြစ်ပါတယ်နော်မြင်ချလို့တဲ့ဥဒိချက်တည့်ရလို့တဲ့ဥဒိချက်ဖြင့်မြင်မြန်နေခြင်းတော့မဟုတ်ဘူးအဲ့ဒီကျင်ကမှာသူ့ရဲ့ဇာတ်ကြောင့်လေးကိုသူကပြန်ပြီးပြောတယ်နော်နောက်တစ်ခုဒီကိုစီတောမနုဿာနာပရိဘုဒ္ဓောသဝန္တိတောမိကံမနံပရိဒဝါနာဝန္တိတံဘုဟုကံစနာမနုဿာနာသူကအပေါင်းတို့ကပရိဘုဒီကိုစီတောရင်ရှားဆက်ဆက်အပ်တဲ့ပုဂ္ဂိုလ်မျိုးဒီဟုတ်တော်ဝါဖြစ်ပဲပရိဘုဒ္ဓောသအနှိမ်ခံရတဲ့ပုဂ္ဂိုလ်မျိုးဒီဟုတ်တော်ဝါဖြစ်ပဲဝန္တိတောသအရှုတ်ကြံခံရတဲ့ပုဂ္ဂိုလ်မျိုးဒီဟုတ်တော်ဝါဖြစ်ပဲမိဇမနနိမ့်နှိမ့်ချတဲ့စိတ်ဓာတ်ကိုဂရိတဝါနာပြုလို့ရဘုဟုကံဇနန်းလူများအပေါင်းကဝန္တိတံရှိခိုးဥဒိတ်ခရနေပြီလူပေါင်းနဲ့ပြည့်ပြီဆိုရင်ဘယ်ပုဂ္ဂိုလ်ကစိတ်တွေ့အဲ့ဒီပုဂ္ဂိုလ်ချင်းကသူ့ကိုဇီလို့ရှိတာယဉ်ရှာဆက်ဆုပ်ကြတယ်ဘာကြောင့်ယဉ်ရှာဆက်ဆုပ်ခံရတဲ့ဘောရောက်ရတယ်ကျန်ရှင်းကကြည့်လားဟောပိစိကဗုဒ္ဓကိုသူပြမခဲ့ခြင်းအခါတုန်းကပိစိကဗုဒ္ဓအပေါ်မှာသူကအနာကြီးတွေကနေပြီးတော့ဒီလိုဆိုရည်ရှိပြီးဒီလိုလုံးထွက်နေတဲ့လူကြီးလိုပဲဒီလိုလုံးပတ်ပြီးတော့ရွာထဲဘာလို့ရှောင်နေရသလဲလို့သူကဒီစကားကိုပြောခဲ့အဲ့ဒီပြောနေတဲ့အချိန်ကမှအရှင်ပိစိကဗုဒ္ဓရဲ့အပေါ်နဲ့ယဉ်ကျေးဆက်ဆုပ်တဲ့စိတ်ထားလေးတွေပါမနေဘူးလားပါနေတယ်နော်အဲ့ဒီရံကြံဆက်ဆုပ်တဲ့စိတ်ဓာတ်ဖြင့်ဒီဘက်ကိုပြင်းမမိတဲ့ကံလေးကအချိန်မကုန်သေးဘူး။အချိန်မကုန်တဲ့အတွက်ဒီဘက်မှာဒီဘက်ကြီးရဲ့ရံကြံဆက်ဆုပ်တဲ့ဓာန်ကိုသူမခံရဘူးလား။ခံနေရတယ်။ဒီကောင်ကြီးတွေဒီကောင်မများငါနည်းနည်းမှကြည့်လို့မရဘူး။ဒီကောင်များငါနည်းနည်းမှကြည့်လို့မရဘူး။အဲ့ဒီစိတ်ထားမျိုးထားတယ်လား။ထားလိုက်မယ်ဆိုရင်ဘာဖြစ်လဲ။အဲသူများကလည်းဒီကောင်မငါနည်းနည်းမှကြည့်လို့မရပါဘူး။ဒီကောင်ကငါနည်းနည်းမှကြည့်လို့မရပါဘူးဆိုတဲ့ဘဝမျိုးတွေများစွာမရနိုင်ဘူးလား။ရနေတယ်ပရိသတ်ကြစိတ်ထားလေးတစ်ခုလွှဲချော်တော့ခဲ့နော်အကျိုးမေးတွေကအမတန်ဆန့်ကျင်တယ်နောက်တော့ပရိဘုဒ္ဓအနှိမ်ခံရတယ်ဒီကံရှင်သူရိကဘုဒ္ဓတော့ကြည့်ပေါ့သူကသူဆန်းကကြာနေတာကဒုကခုနကဒီလိုဆိုရင်ယုံကြည်နေတဲ့ပုဂ္ဂိုလ်လိုပဲပတိတွေသိထားတဲ့ပုဂ္ဂိုလ်လိုပဲဆိုပြီးတော့တော့ပြီးမနှိမ်ချလိုက်ဘူးလားနှိမ်ချတယ်ဒါဘာကုန်နှိမ့်ပတ်ခဲ့တဲ့အတွက်မိမိအနှိမ်ပြန်ပြီးတော့မခံရဘူးလားဟုတ်ပါရဲ့ဝန်ပြီးတော့သရဝိပုဂ္ဂိုလ်ကရှုံးချခဲ့ဟောရှင်သူကဗုဒ္ဓကိုရှုံးချခဲ့ရခဲ့တဲ့အတွက်မိမိလည်းအရှုံးချမခံရဘူးလားခင်ဗျာပြန်နေလေးညာကိုပြစ်လိုက်တဲ့ဖွဲစုပ်လေးညာကိုပြစ်လိုက်တဲ့အတွက်ဒီဖွဲစုပ်ဒီဘယ်ကူတာပြန်လာမလဲမိမိဘက်ပဲပြန်လာတယ်သူရှုံးချလိုက်တဲ့အတိုင်းသိစိတ်ကဗုဒ္ဓကဖြစ်သလားမဖြစ်ဘူးဘယ်လိုသာဖြစ်ရတယ်ကျောင်းကြတဲ့မိမိဒါလင်းဒီအကျိုးတွေကိုပြန်ပြီးတော့ခံရနော်နောက်တစ်ခုမိကံမနဂရိတဝါနဝန္တိတာဘုဟုကံဇနံလူများအပေါင်းရဲ့ဖြေဖို့မှကြက်ဒီဘုံလေးကိုဥဒိယပန်းရှင်ပြီးတော့တွေ့ရလူတိုင်းကိုရှေခိုးဥဒိယရတယ်ဒါကြောင့်လားစဉ်းစားကြည့်ကြနော်ရှင်ပြည့်ရဲ့ကဘုရားကိုပြမခြင်းအခါတုန်းကသူကသာဝတ်နေရင်းနဲ့ပတ်သက်ပြီးပြမခဲ့အဲ့ဒီသာဝဏေရေကိုအဖြစ်ခံပြီးတော့ပြင်မခဲ့တဲ့အတွက်သူ့မှာသာဝဏေရေပူလောင်မှုရှိသလားမရှိတော့ဘူးသာဝဏေရေလောကမှာလုံးလုံးမပြေလည်ဘူးဆိုလို့ရှိရင်ဒီသမင်တလုံးသာယာရေအတွက်အမတန်အောက်တန်းကြတဲ့စိတ်ဓာတ်မထားရဘူးလားထားရတယ်လူများအကောင်ဘယ်လိုပဲပြောပြောသူတို့ဘက်ရဲ့ချီးမွမ်းတွေကိုဥထေရဲ့ပန်းရှင်ပြီးတော့ဘိုးရဲ့အမရဲ့တနာဘာကြတော်မူပါယောရှာစက်ကောတကားလေးတွေကိုပါဇက်ကထုတ်ပေါ်ပြီးတော့မပြောရဘူးလားရောင်းရပြီကံကအကျိုးပေးတာကံကအကျိုးပေးနေနော်နောက်တစ်ခုအထာတနာတိန်သမ္ဗုဒ္ဓံဘိက္ခုတံကပူရထတံဗောဤတံတမဟာဝိရဘဂရဏာပုရောဓမ္မာဘဂရတိန်တို့ရဲ့အထွတ်အမြတ်ဖြစ်တဲ့ရာဇဂုံမျိုးတွင်တို့ယဟန်တံကအပေါင်းခံရပြီးတော့ကြွလာတော်မူတဲ့မြတ်စွာဘုရားကိုတပည့်တော်ဒီတစ်ချိန်မှာဖုတ်ပြရပါတယ်ခန္ဓာကမစင်ကျုံနေတော့နော်မြေကြီးပင်တော်အနာကြပင်ကြီးဝန်တိတော်ဥပသင်္ကမေမမေဝအနုကံပံရအထာတိပုရိသုတ်တမောမိမိထမ်းလာတဲ့တပည့်တော်ရဲ့ဆိုင်းတဘိုးလေးကိုတပည့်တော်ဖေးပြချပြချပြီးတော့မြတ်စွာဘုရားကိုရှ िख ိုးဖို့ရန်တပည့်တော်ချင်းကဖြစ်တယ်တပည့်တော်ကိုအစဉ်တနစောင့်ရှောက်တော်မူသည့်အတွက်မြတ်စွာဘုရားကလည်းမတ်တန်ရက်ခါတည်တော်မူပါတယ်နော် Wondering the one that they know about it is a man that he does it. But is that how my asking the father than a Mokaman? I don't know about him as of your interior, don't jab it on the go, only the one she could be it. You got Manda, Prato Jinga night. You got Manda, and you talk about it, you didn't hear about it, the good old young and he don't yet be yet. When the people are being bubbles and saying, yeah, I think, I have seen down my hair target, maybe. Didn't hear about it, then you also don't let you. I put Dinyama, a jadam of people, actually. But I didn't be a jama, machine, kind of a tiny got chat us. Now go down the soap about it, I bet 8 9 and 10 9 and the Google, me beat up a mess of Yako, Mother and Chico, we see answer for Doman yet, no? Power, I don't know yet, and I don't, I'm not going to get the Piazian, time I see answer for do that Doman, maybe. Doman, I get Tinkama. The dog got any god that I never know God look and Baba. Even good in my heart, I mean, I do but Damara. Mahabu, not I think it's a mood at Nesofia. The dog got longer, I think the last song of the mood at Nesofia. Rawa abang buat senda na sangsa tu, mudah ni asal siapa? Ibu ku cinta yang lahir. Serat nama duka tak, serat cuma siri yang nama duka tak anda beri jaya. Nara wujud duka, kongsong tak boleh. Ada ngah biasa, karena ramah kongsong di janji ku kau ni atau viral. Laya le dogo senda biru, kau lagi cinta mana? Tu korang mungkin di sini, ibu ku lo korang mungkin di sini, tu viral ada siapa cinta pare. Baha ingarinya sami wisharan do adan di do akadin datu wasana yathama owedi jino. Baha tumya dvidali inga akhoma vidyao tidi. Adan di do jihimu mashiba rinya sami dorene wisharan do nitendrin do no muliye. Yadha jino do siya akhima piya dvido gopaka wanya sot. Hino ngama omyen piya sindi owedi sosongma do muka devi. Yadha dhu piya sin sosongma do muli adan. Tadu wajanam piyasin ilia saka toko agadin lai nabi jengka diri. Nyaswa piya dhamma diri to, nyaswa piya kota pi shiko tongman diri to, nyaswa piya ta kumisan diya hoja lai di achinka. Nyaswa piya sunsungwa to mudi adin piya saka toko lai nabi to, diri to ha bihimu mashiwe, doni renpa dhva di di drintong bhi to, jihan diya diko jinyan joko pamiya atoke pare. Hadiya Bhatama Yama Bhubha Zadi Manasare Hadiya Vishima Yama Dipa Sakong Dodiye Hadiya Vishima Yama Dama Khandan Sadaliye Hadiya Bhatama Yama Niya Bhatama Yana Bhubha Zadi Shina Nige Bhubha Zadi Awabha Go Anandare Nyaji Asin Yawye Aume Sangat Vedi Bhubha Niwa Dhabdi Abhinya Bhatama Yama Yaya No? Hadiya Vishima Yama Niya Vishima Yana Dipa Sekong Dipa Sekong Abhinya Nyanko Vita Deyin Sinja Aungto Dengkak Levi. Dindiya Nishima Nyan Yaudi Achenka Jara Dipa Sekong Abhinya Nyanko Yati. Nandiya Bishime Yami Nyan Nausong Bishima Yane Chamo Khanna Vita Dipo Na Amaitaiko Parani Yipaukwe Tengkak Levi. Jileka Du. Vita Usong Nide Jileka Du Asang Ekeko Paukwe Nengkak Songhati De. Radame Yabok. Sadharaniya vivadani duri yokamana bendi Indo Vyamasa Agandava Mannama Dehindu Pinsali Pradhanamaradiya vivadani nini asonghai Duri yokamana bendi ni ayon thade achenai Indo Zad Jannamindi lagau Vyamasa Vyamamindi lagau Agandava lagu mayamphyadavidago Pinsali le uchimo shinko laya Nama Dehindu shinko unhyoye yadineja legomi Nehrong dade achenbo Ni esok ni lo ni ayam jadi esin lo jadi esin kamera jadi nama ni tegwa cuma ni cuma ni nanti labi lo tu biro buat sih kujar eh kalau sih kujar nama di puri najis ya nama di puri tu sama ya nanti ada waktu najis ni ada mari ka puri najis ya yang dia ada ni kita muda siapa ti siapa ya nama sih kujar ni aduh sih pasiri Puri Dodama Yaujan Yaksita Mubhaveda Asyampaya Ti Asyampaya A Namo Shikho Jini Atu Kipa Zedri Marida Siya Jekina Mubhaveda Nyasafya Yata Ti Asyampaya Yatkananai Adawa Adawa Diya Hudam Yato Di Tina Kosong Jabjongka Degi Jom Asyampaya Di Dasi Niyo ကံနဲ့အကျော်ကြီးကိုပြောတာအလူကောင်းအလူမဟုတ်တဲ့ညကိုဆိုယူပိုင်တာခိုင်းတော်မူတတ်ပြီးအတိဖြစ်တော်မူပါပေ၏။ဒီကြမင်းကြီးလေးနမင်းလေးနတ်ပြည်ဇမားလေးလာပြီးတော့ရှိခိုးကြ။စဉ်းစားကြည့်ပါနော်။ဒီလောကလုံးမှာလူတွေအထွတ်အမြတ်အနေနဲ့ဖမ်းမယ်ဆိုရင်ပေါ့။နတ်ပြည်ဇမားလေးကိုအထွတ်အမြတ်တချို့မထားကြဘူးလား။ဖမ်းကြတယ်။ဆိုနတ်ပြည်ဇမားလေးနမင်းလေးဇမားမင်းကြီးကတောင်းပါမိလာကျုံတဲ့ဘဝကတက်လာတဲ့လူသားတို့ကိုဝိုင်းပြီးရှိခိုးတယ်ဆိုရင်ဒီလိုအရှိခိုးခံရတဲ့ဘဝကိုထုံဆောင်ကြဲတင်ရောက်အောင်ထုံဆောင်ကြဲတင်ပြင်းတဲ့ဇက်ကဘာလဲစိတ်ပဲနော်ကျွန်တော်ကပြောခဲ့ပြီသောသောကပြောခဲ့တဲ့စိတ်ပဲဒီစိတ်ကလေးကိုသရဝရိယတတိကမာတိပညာလို့ခေါ်ဆုံးအပ်တဲ့ဣန္ဒိယ၅ပါးအကောင့်တက်တဲ့ဖြင့်ထုံမှန်းပြင်းလိုက်တဲ့အချိန်ခါမှာမိလာကျုံနေတဲ့ပုဂ္ဂိုလ်တဦးကိုတစ်ချိန်ကပေါ့နော်တချင်းကမိန်းမကျုံနေတဲ့ပုဂ္ဂိုလ်တူကိုနတ်ပြည်ဇမားလေးကတချင်းကြတော့ဝိုင်းဝိုင်းလဲပြီးတော့ရှင်ခိုးဥမတက်ကြဘူးလားဘုရားကြီးလေဒီလိုဆိုရင်တော့ဒကာကြီးတွေမှိုင်းတယ်ဒီစိတ်ချင်းကိုပြင်ပေးဖို့မကောင်းဘူးလားသိကောင်းတယ်သိကောင်းတယ်နော်ဒီစိတ်ချက်ကိုသရဝရိယတဏိသမားတွေပြင်ရခေါ်တဲ့လက်နဲ့ကောင်းနေချင်းထုံမှန်းပြီးသိလိုက်မယ်ဆိုရင်ဒီစိတ်ကတကောအနိမ့်ပင်ဖြစ်လာတယ်တကောအနိမ့်ပင်ဖြစ်လာတဲ့ဒီစိတ်ကဒီလိုအကျိုးများတွေကိုရောက်ဆောင်ပေးနေတယ်တို့တော့ဒီလိုနဲ့ဒီကြရင်ကလာပြီးရှိခိုးတာဒီအကောင်းဆုံးအကျိုးလို့ပြောနေတာမဟုတ်ဘူးနော်ရှိခိုးတဲ့ကျသူ့ဘာသာမှာတည်ရှိနေတဲ့ကိလေသာအာတော်လို့ရင်ကုန်ခန်းကြီးတွေကအကောင်းဆုံးအကျိုးတရားလို့ဒီလိုပြောနေတာနော်နောက်တစ်ခုတတော်ဒီကဝနာမန္တထာဒေဝသံဃာပုရခတသိသံပါဒုံဂရိန်တဝနာဣမာမထအဘဒထာအဲ့ဒီနန္ဒမိုးတော့ထအာယုန်တဲ့အချိန်အခါမှာမြတ်စွာဘုရားကဒီနည်းရဲ့စေတသက်ပဲပေါ့နော်လာရောက်ပြီးတော့မဟာကရုဏာတော်တမဘဝိဇ္ဇာပြီးကြီးလိုက်တဲ့အချိန်ခါမှာဒီဇမားရီအလုံးဝိုင်းရံပြီးတော့ရှစ်ခုနေတော့မြင်ရတော့မြတ်စွာဘုရားလည်းတက်ပြီးဝန်တာတော်မူတယ်။မိမိခြေချလိုက်တဲ့သတ္တဝါမိမိရဲ့နှလုံးအလိုကြည့်ပြီးတိုင်အောင်ရတ္တဖို့၌ကျွန်တန်းဝင်သွားပြီဆိုရင်တော့ဆရာဖြစ်တဲ့ပုဂ္ဂိုလ်လည်းဝမ်းမသာဘူးလား။ဝမ်းသာမယ်။သိဝန်တာသွားပြီနော်။သိဝန်တာသွားတဲ့အတွက်ထိုအချိန်ခါမှာမြတ်စွာဘုရားကယဟန်သံဃာတွေကိုတရားဒေသနာဂါထာလေးတခုဟောကြားပေးတယ်။ဘယ်လိုဟောလဲ။တပိနာဇမစရိယေနတံယမေနတမေနသာဣတိနာဇမနောဟောတိဣတံဇမနမုဒ္ဓမံ။တပိနာသာအိန္ဒိယအင်းရှင်တို့တောင်းခြင်းဖြင့်တပတ်ခေါ်တဲ့အိန္ဒိယသံဃာဒီလဖြင့်၎င်း။တံယမေနသာမဘာရှင်ဘာကိုဘာဆေဘာအစသဖြင့်တိလဖြင့်ခြင်းဖြင့်၎င်းသမီးနာသာပညာဖြင့်၎င်းဇမစရိယေနသာကျင့်ကြံသောမြတ်သောခြင်းချင်းဖြင့်၎င်းဣဒိနာဤတပဇမစရိယတံယမဓမ္မဟုခေါ်ဆုံးအပ်သည့်လေးပါးသောတရားကြောင့်ဇမနောဇမနာဟုခေါ်ဆုံးအပ်သည့်ဟန္တာပုဂ္ဂိုလ်သည်ဟောသည့်ဖြစ်နိုင်ပါ၏ဣဒံဤကဲ့သို့သောပုဂ္ဂိုလ်မျိုးကဥဒ္ဓမအသာဆုံးအများဆုံးဖြစ်တဲ့ဇမနောဇမနာဟု၏ဟံဃာပြတိဝဒါမိဟောတော်မူ၏ဇမနာမကောင်းမှုမှလောကဝဟရအခြင်းနဲ့ပုံသားတွေကိုဇမနလို့ခေါ်ပါတယ်ဒါကတော့ဇာတိဇမနပဲနော်မြတ်စွာဘုရားကတော့ဝိတ္တိဇမနကိုအထူးသဖြင့်ညီဝေထားတယ်ဝိတ္တိဇမနဆိုတာကတော့ကိလေသာတရားအလုံးမှစင်ကြယ်နေတဲ့ပုဂ္ဂိုလ်တွေကိုဝိတ္တိဇမနယဟနာပုဂ္ဂိုလ်တွေခေါ်တယ်အဲဒီယဟနာလို့ခေါ်ဆိုအပ်တဲ့ဝိတ္တိဇမနဖြစ်အောင်တွန်းတင်ပေးလိုက်တဲ့ကျင့်စဉ်တွေကဘာတွေလဲဇပလို့ခေါ်တဲ့ဣန္ဒေကိုစောင့်ကြည့်ခြင်းမည်သည့်နာနာတရားကိုနှလုံးခေါ်ဆိုအပ်တဲ့ဒွါရ၆ပါးမှလောဘဒေါသမောဟဆက်တဲ့ကိလေသာတွေမောဟဆုပ်ပိနှိုင်းတဲ့စွမ်းအားရှိခြင်းဒီတော့သူကယဟနာဖြစ်သွားပြီဆိုတော့ဒီစွမ်းအားတွေကအထက်ထက်ရောက်မသွားဘူးလားရောက်သွားပြီဒီစွမ်းအားရှိအောင်ကကမ္မဋ္ဌာန်းတစ်ခုနဲ့ကျင့်ပြီးတော့ဘယ်လိုမှမရနိုင်ဘူးဒါကြောင့်ကမ္မဋ္ဌာန်းဘာဝနာအာရုံတစ်ခုမှခံရစွာမိမိရဲ့စိတ်ကိုသွင်းသွင်းထားဖို့လိုတယ်အဲဒီတော့သွင်းသွင်းထားနိုင်တဲ့ပုဂ္ဂိုလ်ကဗာယမခေါ်တဲ့သီလအခြေခံရမယ်ဓမ္မခေါ်တဲ့ဒုက္ခသစ္စာသိတဲ့ဉာဏ်သမုဒိယသစ္စာသိတဲ့ဉာဏ်၊ဤရဒသစ္စာသိတဲ့ဉာဏ်၊မောဟသစ္စာသိတဲ့ဉာဏ်အဲ့ဒီဉာဏ်ပညာတွေအခြေခံရမယ်။ဒီတော့မာယာမခေါ်တဲ့သီလလည်းပါတယ်၊ဓမ္မခေါ်တဲ့ဉာဏ်ပညာလည်းပါတယ်။ကျင့်ကြံနေတဲ့မြတ်တဲ့ကျင့်စဉ်ကိုခေါ်ဆိုအပ်တဲ့သမာဓိကျင့်စဉ်အစရှိတဲ့ကျင့်စဉ်အဝဘာတွေလည်းပါတယ်။အဲ့ဒီကဒီသီလရဲ့သမာဓိရဲ့ပညာရဲ့ဓမ္မခေါ်တဲ့အိန္ဒိယသမရသီလရဲ့အဲ့ဒီ၄ချက်ကြောင့်ဇမနာဖြစ်လာတာဖြစ်တယ်နော်။ဒီတော့ဒီလိုဇမနလို့ခေါ်ဆိုအပ်တဲ့ကိလေသာကင်းစင်တဲ့ဇမနအခြေကြောင့်တရားကသဘခေါ်တဲ့အိန္ဒိယသမရသီလနာယမခေါ်တဲ့ရိုးရိုးသီလဇမလို့ခေါ်တဲ့သစ္စာ၄ပါးတည်တဲ့ဉာဏ်ပညာဇမစရိယလို့ခေါ်တဲ့သမာဓိဥဆောင်နေတဲ့ကျင့်ကြံတဲ့ကျင့်စဉ် တနည်းအားဖြင့်ပြောတော့သီလကျင့်ခြင်းသမာဓိကျင့်ခြင်းပညာကျင့်ခြင်းအဲ့ဒီကျင့်ခြင်းတွေကိုကျင့်ခြင်းကြောင့်သာလျှင်ဇမနာဖြစ်တယ်အဲ့ဒီကျင့်ကြင်တွေကြောင့်ဖြစ်ပေါ်လာတဲ့ဒီဇမနာတိလောကလုံးမှာအသာဆုံးအမြတ်ဆုံးဖြစ်တဲ့ဇမနာဖြစ်ပါပြီလေဆိုပြီးတော့မြတ်စွာဘုရားကဒီဒေသနာလေးဟောပြီးတယ်နော်။ဒါကြောင့်ဒီနေ့ဘုရားနာလေးတဲ့ပရိသတ်အပေါင်းတော်ကောင်းတို့ဟာလဲအရှင်သူဏိတမထေရအထွန်းကိုနှလုံးမူပြီးတော့ဇမနာအသာဆုံးအမြတ်ဆုံးဖြစ်တဲ့ဇမနာဖြစ်အောင်ကြည်ကြံကြောကိုပွားများအထောက်နိုင်ကြပါစေလို့တိုက်တွန်းရင်းကတရားမိကုန်ချုပ်ကြသို့ဟိတဝါကာမိပပံစိတ်တို့တန်တော်ကံဒီရစိတ်တကားဒီတုံမီပြလူပိခာဟောပပစီတာသူပေတလာတန်တော်ဘုရားအလျာပိစီကံနဲ့အရိယာနယ်လုံးဟောတို့ရှိကသူတော်ကောင်းတို့သည်ကံဒီရစိတ်တကားနေနေတဲ့တန်တော်ဘုရားကိုနေနေစွာပြန်ချင်းအကြံကောင်းဝင်တော်မူကြကုန်၏ဖြစ်ပေကံဒီရှိကပြုဖန်သူတော်ကံတို့ဒီမှန်ထောက်မှလက်ရောက်ရသောရလာကဏီလေကြည်ကြည်ငယ်နဲ့ဤလေရောယုံကိုယ်တော်တို့ပိုင်သာသည့်ကာမဝုထုအစုစုတော်ကိုဣတဝါငါတို့ပိုင်ညာဤကာမတရားတို့သည်အများနှင့်ဆန်းဆန်းသည်ဒီကဝန်ချမ်းရံဒီကမြောင်များတကယ်ကိုသက်လာပွင့်ဒီပါဒကဟုကြောက်ရတော့ညာကျွယ်လွလွကြီးစွန့်ပေတော်မူကြကုန်သည်ဖြစ်၍ပါပင်စိန်သူဂရဝါဒသမ္မာဒဟုဒီကံမြောင်မြောင်လူတို့ကောင်ဝုဏ္ဏကိုလွတ်အောင်ကြုံရရုံကံထွက်ရမြစ်တဲ့ရှင်လန်းရှင်ယဟန်ပြုရတောထွက်တော်မူကြလေကုန်၏ဒုံမီပြီမျက်နှာသမ်းမဒါအတရားဟုသနာကိအောင်တင်သူတို့ကောင်တို့ဒီလည်းပဲဘာဝိဇိတာဝုထုကာမဟုနဲ့မြမှမရအရာကြုံရရရုံကံထွက်ကြကုန်၏ဖြစ်၍သူဘေဒလာသမရိပါမိဖြာခုံမင်ပေါ်အတွင်တော့ရှင်ရှင်လေးမြတ်သက်သက်အတော်ဒီလကိုကြီးကောင်းသာရှိကြကုန်သည်ဖြစ်၍ဒီသူဖျားအလျာသိစေသောဖြင့်အရိယာနယ်လောင်းဟောတို့ရှိကသူတော်ကောင်းတို့ကိုအမှုတိခာဟောအတုလိုက်ခာကျင့်ကြရာကိုကျင့်ကမသွေအားထုတ်နိုင်ကြပါစေကုန်သည်